တရားနာပိဿံများနဲ့တကားစိတ်ကြဝဠာအနန္တမှာရှိကြတဲ့လူနဲ့မြမသတ္တဝါအလုံးကိုရောစိတ်ပါကျမ်းမှာဆင်းလာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့တာရင်ဒီနေ့1364ခုတော်တော်လင်းလာစီနေ့2002ခုနှစ်စက်တင်ဘာလ21ရက်နေ့တထုံမြို့ဓမ္မဒုတာခရမ်းကျောင်းတိုက်အတွင်းဆင်းကျင်းပါတယ်ဘဝတွင်တည်ပတ်ဓမ္မတပင်မှာကရုဏာလဲလို့အမိပေးထားတဲ့တရားတစ်ပုံနဲ့ဓမ္မဒါနတရားအလှူပေးသူမှဖြစ်ပါတယ်တရားလူရှင်အနေနဲ့တရားလူမပေးလို့ခင်တရားအလှူခံပုဂ္ဂိုလ်များအနေနဲ့တရားလူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်အရှိဥစွာစိတ်ကိုမူတော်ကြရအောင်အားလုံးလည်းလက်ဥကြည့်ထားပြီးတော့လိုက်ဆွေကြပါအရဟံဂုဏ်ရဲ့အသေးပေ၃မျိုး၁မျိုးကိုတစ်ခေါက်တိုင်ပေးပါမယ်။ဥစဉ်တစ်ခေါက်တိုင်ပေးပြီးရင်၃ခေါက်စီပွားကြရမယ်။အရဟံတိလေသာကျင့်စဉ်တော်မူသောမြတ်စွာဘုရား။တိလေသာကျင့်စဉ်အရဟံစိတ်ကိုရာရနိုင်ခြင်းမကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရအရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရား
ดูสลาย
မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥကြည်ထားတာလေးတွေချထားပြီးတော့ဉာဏ်လုံးလေးတွေနှိမ့်ထားပြီးဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဂ္ဂိုလ်လေးပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ဟောမယ့်တရားကောင်းချက်ကဘာလဲလဲ။ကရုဏာလက်ကရုဏာလက်ဒုညလက်တို့ဘာလို့တော့မဟုတ်ပါဘူးနော်။ဒီနေ့ကတော်တယ်လာပြီနေဆိုတော့ဘာအခါတော်နေ့တုန်းဘာခါတော်နေတယ်လဲအပြီးဓမ္မကရုဓမ္မအခါတော်နေကရုဆိုတာလေးလေးဆာဆာဓမ္မဆိုတာတရားကရုဓမ္မဆိုတော့လေးလေးဆာဆာကျင့်သုံးရမယ့်တရားဒါနသီလဘာဝနာဝိရဝိသဓမ္မသဝနာဓမ္မဒေသနာအဆရှိတဲ့ကုသိုလ်ကောင်းမှုအားလုံးဟာလေးလေးဆာဆာကျင့်သုံးရမယ့်တရားတွေရှိပါပဲဒါပေမဲ့ဒီနေရာမှာတော့ကရုဓမ္မအရာ၅ပါးသီလကိုပဲယူပါပါတယ်ကရုဓမ္မလေးလေးဆဆကျင့်သုံးရမယ့်တရားဆိုတာ၅ပါးသီလကိုပြောတာပါဒီတော့ကရုဓမ္မအခါတော်နေ့ကိုအများနားလည်လို့အောင်ရှင်းရှင်းရိုးရိုးပြောမယ်ဆိုရင်၅ပါးသီလအခါတော်နေ့လို့ပြောလို့ရပါတယ်ဘာအခါတော်နေ့လဲ၅ပါးသီလအခါတော်နေ့နာဗတိလအခါတော်နေ့ကိုကရုဓမ္မအခါတော်နေ့ခေါ်ကုန်ကုရုဓမ္မအခါတော်နေ့ခေါ်ကုန်ကတော့လောက၌အကောင်းဆုံးသောအရာဆိုတဲ့တရားတွေမှာဥပ္ပဒေကိုဟောခဲ့ပြီးပါပြီ အဲ့ဒီဆောင်ထဲမှာလည်းရေးခဲ့ပြီးပါပြီအဲ့ဒီမှာပဲလေ့လာကြပြီတော့เนาะတရားမစရင်ကြောညာဝင်တယ်လို့သဘောမထားပါနဲ့เนาะငါးပါးသီလအခါတော်နေ့မှာငါးပါးသီလနဲ့ပတ်သက်တဲ့တရားပဲဦးဇင်းသူဟောပါမယ်ငါးပါးသီလအကြောင်းကိုလည်းပဲတည်တည်တန့်တန့်တခန္ဓနာမဟောရသေးလို့ပါငါးပါးသီလလို့ငါးပါးသီလအကြောင်းဟောမယ်လို့ဆိုပေမဲ့ငါးပါးလုံးအကြောင်းတော့မဟောပါဘူးငါးပါးထဲကပထမဆုံးသီလဖြစ်တဲ့ဘာဏတိဘာဒမရှောင်ကျဉ်ခြင်းဆိုတဲ့သီလကိုပဲဟောပါမယ်ပထမဆုံးသီလကိုပဲဟောပါမယ်အေးအေးဆေးဆေးတခန္ဓနာဟောမယ်ဆိုရင်တော့နှစ်နာရီဟောလည်းမပြီးဘူးသုံးနာရီဟောလည်းမပြီးပါဘူးသို့တော်လည်းပဲတနာရီနဲ့ပဲအချိန်ရသလောက်ပြီးသလောက်ဟောတော့မှာပေါ့ပါဏာတိပါဒပါဏရေအတိရေပါဒရေသုံးသုံးပုဒ်ပေါင်းထားတာဖြစ်ပါတယ်ပါဒဆိုတာကကျစီတာကျစီတယ်ဆိုတာကိုအကြောင်းပြလိုက်တော့ချတာပေါ့အသက်ကိုနှင်းနှင်းနှင်းနှင်းချလိုက်တာကိုပါဏာတိပါဒလို့ခေါ်ပါတယ်ဒီတရား၁၀နှစ်ဆက်ပြီးတော့အသက်ရှည်ရုံနဲ့ဥစ္စာကိုကတတ်လိုက်တယ်ဆိုရင်ဒုက္ကမနိယမအသက်10နှစ်ဉာဏ်ဉာဏ်ကုန်မသွားဘူးလားကုန်သွားတယ်ဒါကြောင့်သူ့အသက်တက်တယ်ဆိုတာသူတစ်ပါးရဲ့အသက်ကိုနှင်းနှင်းနှင်းနှင်းချလိုက်တာပဲအနည်းငယ်ဆက်အသက်ရှည်ရမယ့်လူတစ်ယောက်ကို10နှစ်လောက်မှကိုကသွားတတ်လိုက်တယ်ဆိုရင်10နှစ်ဆိုးပြီးတော့ပြေးသွားတာပေါ့ဒါကြောင့်မလို့ပါဏာတိပါဒဆိုတာသူတစ်ပါးရဲ့အသက်ကိုနှင်းနှင်းစွာချလိုက်တာကိုခေါ်ပါလေနောက်တစ်ခုကပါဏဆိုတာအသက်အတိဆိုတာလွှမ်းမိုးနှိမ့်ဆက်၍ပါဒဆိုတာကြစည်တာခြားတာသူတစ်ပါးရဲ့အသက်ကိုလွှမ်းမိုးနှိမ့်ဆက်ပြီးတော့ချလိုက်တာကိုပါဏတိပါဒလို့ခေါ်ပါတယ်သက်တည်းဆိုတဲ့ခုကလက်နဲ့တစ်ခုခုနဲ့တတ်ရတော့မှာဘူးလက်နဲ့တစ်ခုခုနဲ့တတ်လိုက်တဲ့အချိန်မှာအသက်ခံရတဲ့ပုဂ္ဂိုလ်ကိုလွှမ်းမိုးပြီးတော့နှိမ့်ဆက်လိုက်တယ်လို့ဖြစ်သွားပါတယ်ဘယ်သူမှအားကြီးတယ်လို့အေးအေးဆေးဆေးပျော်ပျော်ရွှင်ရွှင်ပြုံးပြုံးလေးနဲ့အသက်ခံပြီးပြေတော်တဲ့လူတွေရှိတယ်လားရှိဘူးအလွန်မှုခံအနှိမ့်ဆက်ခံအမြင့်မှန်ခံပြီးတော့ပဲပြီးသွားရတာဒါကြောင့်မို့သူတစ်ပါးကိုလွှမ်းမိုးနှိမ့်ဆက်ညှဉ်းပန်းပြီးတော့မှအသက်ကိုချလိုက်တာမို့လို့လေဘာနာတိပါဒလို့ခေါ်ပါတယ်မှတ်မိကြစီနော်ဘာနာတိပါဒသူတစ်ပါးသက်သက်တယ်လို့ဒါအဓိပ္ပာယ်ကတော့လိုရင်းပါပဲဒါပေမဲ့တရားပုတ်ရဲ့တပုတ်ချင်းထွက်တဲ့အဓိပ္ပာယ်လေးသိရတာကအင်မတန်အရသာရှိပါတယ်ဦးဇင်းတို့မင်းမပဲမှန်ပါဗျာချီနော်မမီးဝဲနဲ့ပြောရင်ဦးဇင်းကတော့မဟုတ်တတ်တော့ဘူးအဲ့တော့ဦးဇင်းကမေးလိုက်တော့မှပဲမေးတဲ့ဟာနဲ့ဆိုင်တာလေးကိုဖြေပါတခွန်ပြောတခွန်မမဖះမလုပ်ပါနဲ့ဒါဦးဇင်းကမဟုတ်တတ်လို့ပြောတာပါနော်လုပ်တာတော့မမှားပါဘူးအဲ့တော့ဘာနာတိပါဒံဆိုတာသူတစ်ပါးရဲ့အသက်ကိုနှင်းနှံစွာချခြင်းသူတစ်ပါးရဲ့အသက်ကိုလွန်မွန်နှိမ့်ဆက်ရချခြင်းအသေးစိတ်အတိအကျထိကျူမယ်ဆိုတော့သူတစ်ပါးရဲ့အသက်ကိုနှင်းနှံစွာချကြောင်းစေတနာနမောနေသတိခြားကြောင်စေတနာလေးကိုပါဏတိပါဒလို့ခေါ်ပါတယ်ပါဏတိပါဒမှာရှောင်းနေရှောင်းနေဆိုတာသူတစ်ပါးရဲ့အသက်ကိုတတ်ခြင်းနဲ့စေတနာလေးအဲ့ဒီစေတနာလေးကိုရှောင်းတင်ကြရတာပါပဲပါဏတိပါဒဟာဆောင်းရမယ့်တရားလားရှောင်းရမယ့်တရားလားရှောင်းရမယ့်တရားဘာဖြစ်လို့လဲဘာဖြစ်လို့ရှောင်းရမှာသူတစ်ပါးရဲ့အသက်ကိုတတ်တယ်ဆိုတာမကောင်းတဲ့အလုပ်မလို့ရှောင်ခြင်းရမှာပေါ့ဒါအလွယ်ဆုံးပြောလိုက်တာပေါ့နော်ပညာရှိသူတော်ကောင်းကြီးကဲရတဲ့အလုပ်ကိုယ်ကိုယ်လည်းကောင်းကျိုးမပေးတဲ့အလုပ်ပေါ့အသက်ခံရတဲ့သူတစ်ပါးကလည်းကောင်းကျိုးမပေးတဲ့အလုပ်ကိုယ်တကျသူတစ်ပါးဆိုရင်ဘာမှအကျိုးရှိပဲနဲ့ဆိုးရိုးတွေပဲဖြစ်စေနိုင်တဲ့အလုပ်မလို့ရှောင်ခြင်းခံရမယ်မပြောပါနဲ့ဆိုမှာမှန်ပါဖရားနဲ့နော်အဲ့ဒါသူတစ်ပါးသက်ကိုတတ်တယ်ဆိုတာကောင်းချိုးပေးတဲ့အလုပ်မဟုတ်ဘူးဆိုးချိုးပေးတဲ့အလုပ်သူတို့တဲ့တဲ့ချင်းကြောင့်လက်ရွာလေးပဲရောက်တယ်ဆိုတာမရှိပါဘူးအပေငင်းရဲ့ကူပဲကြောင်းရမယ်သူတစ်ပါးသက်ကိုတတ်လို့ရှိရင်အပေလေးကူကိုကြောင်းရတယ်အထွတ်ထိပ်ကတော့ငင်းရဲ့ထိကြရပါတယ်ငင်းရဲ့ကလွတ်လာပြန်ပြီဆိုတော့လည်းအများကြမှုတော့မှရှိတဲ့အတိုင်းအသက်လူချင်းအနာရောဂါများခြင်းအဆက်ရှိတဲ့ဆိုးချိုးတွေနဲ့ကြုံတွေ့ရမှာပေါ့ဒီလိုရှိရင်ငရဲ့ကြစီတဲ့လူဟာဆောင်ရမယ့်တရားမဟုတ်ဘူးရှောင်ရမယ့်တရားပဲ။ဘာဏတိပါဒရဲ့အကျိုးအပြစ်တွေကိုခံရတဲ့နေရာမှာတော့တရားဝ တဲ့အသက်ခံရတဲ့သရဝရဲ့အကောင်အကြီးအသေးပေါ်မှာလည်းငူတည်ပါတယ်အသက်ခံရတဲ့သရဝရဲ့ဂုဏ်အနည်းအများပေါ်မှာလည်းငူတည်ပါတယ်အမိကိုတတ်လိုက်မယ်အဖေကိုတတ်လိုက်မယ်ယဟန္တာကိုတတ်လိုက်မယ်မြတ်စွာဘုရားကိုတတ်လိုက်မယ်အဲ့ဒီလိုဆိုရင်တော့တေဇာဘအဝိဇ္ဇိကိုရောက်စေနိုင်ပါတယ်ဒါကြောင့်သူတို့ကအာနန္ဒရိယကံနေလို့ခေါ်ပါတယ်သင်္သန္တရိယကံလို့ဆိုတဲ့အတိုင်းသိပြီးပြီးချင်းအဝိဇ္ဇိငရဲ့တန်းရောက်တဲ့ကံကတော့၅ပါးရှိပါတယ်။ဒါပေမဲ့အဲဒီထဲမှာတန်ခဗီဒကကံလို့ခေါ်တဲ့တန်ခသင်္ခွဲတဲ့ကံကတော့ပဏာတိပါဒနဲ့မဆိုင်တဲ့အတွက်ကြောင့်ချန်ထားခဲ့မယ်။ချန်ထားခဲ့ပြီးမဲ့သိထားလိုက်ရမှာကသင်္သန္တရိယကံ၅ပါးထဲမှာအပြည့်အကြီးဆုံးကအဲဒီချန်ထားခဲ့တဲ့တန်ခဗီဒကကံတန်ခသင်္ခွဲတဲ့ကံတန်ခရင်းရွတ်နေတဲ့တန်ခအချင်းချင်းကွဲပြားတော့အောင်ကုန်းတိုက်တဲ့ကံ၊တွေးခွဲတဲ့ကံ၊တန်ခါသင်္ကွယ်အောင်လွတ်တဲ့ကံ၊အဲဒီကံဟာအပြည့်အကြီးဆုံးပဲ။ဘလောက်ကြီးလဲဆိုရင်ဝီရိငရဲ့အာယုကပတ်လုံးပေါ့လေ။ဝီရိငရဲ့တက်တန်းရှိသမျှခံရတယ်။ကျန်တဲ့မှာအမေတချင်း၊ဒွေတချင်းဆိုတဲ့ကံတွေကတော့သူ့အတိုင်းတားနဲ့သူပဲခံရတာပေါ့။အဲတော့အမေတ၊ဖေတ၊ယဟန္တာတ၊ဖယတ၊တန်ခါသင်္ကွယ်ဆိုတဲ့ကံ၅ပါးလုံးကိုတစ်ဘဝထဲမှာတစ်ကြိမ်တစ်ချိန်ကျူးလွန်ဒီဇိုင်းနဲ့ထက်ဆိုတာတစ်ချိန်နဲ့တစ်စက္ကန့်နဲ့လို့မဆိုလို့ဘူးပေါ့လေဘဝမှာ၅မျိုးလုံးကျူးလွန်ထားတယ်ဆိုရင်တော့သိတဲ့အခါတဏ္ဍာသင်္ခွန်းနဲ့ကံကအကျိုးပေးမယ်အရှင်လေးကအကျိုးမပေးတော့ပဋိသင်္ဍေအကျိုးမပေးတော့တာပေါ့တင့်တော်တဲ့ဘဝတစ်ခုခုမှာတော့ပဝတိအကျိုးတော့ပေးမှာပါပဲအဲ့ဒါသူကအပြည့်အကြီးဆုံးကံပါဏတိပါဏနဲ့ပတ်သက်တဲ့ခုနအမေတ္တဖိတ္တယဟန္တာဖိယတ္တဆိုတဲ့ကံ၄မျိုးထဲမှာတော့ဖိယတ္တဆိုတဲ့နေရာမှာဘုရားကတော့တတ်လို့တော့မရဘူးပေါ့လေဘုရားကိုလောဟိတုဘာဒကကံစရတဲ့ဘုရားကိုသွေးသိမ့်တိမ်အောင်လုပ်တာပေါ့အမှန်ကတော့တတ်တာပါပဲအရှင်ဒီဘုရားကမြတ်စွာဘုရားကိုကြံမောင်းဆင်းပြီးတော့အသေးဆိုပြီးတတ်လိုက်တာပဲဒါပေမဲ့မြတ်စွာဘုရားရှင်ဘုံတိုင်ကြောင့်ကြောက်ထုံနှစ်ခုကဂျားရီကနေခံပြီးတော့အဲ့ဒီဒီဝက်အရှင်ဒီဘုရားလှင့်ရတဲ့ကြောက်ထုံကြီးကိုခံထားလိုက်တယ်အဲ့ဒီကနေဆက်ပြီးတော့ပဲ့ကျသွားတဲ့ကြောက်သလေးကမြတ်စွာဘုရားရှင်မကိုထိအဲ့ဒီမှာမြတ်စွာဘုရားရှင်ရှင်မတော့သွေးကြည့်ဥသွားပါတယ်အမေတ္တအဖေတ္တယဟနာတ္တမြတ်စွာဘုရားကိုသိသိတဲ့အောင်လို့ဆိုတဲ့ကံ၄မျိုးလုံးကိုတယောက်တည်းကသဘောထဲမှာကျူးလွန်ထားတယ်ဆိုရင်မြတ်စွာဘုရားရှင်ကိုသိသိတဲ့အောင်လုပ်တဲ့ကံကအကျိုးပေးတယ်ရှိကံ၃မျိုးကအကျိုးမပေးတော့တခါအမေတ္တအဖေတ္တယဟနာတ္တကံ၃မျိုးကျူးလွန်ထားတယ်ဆိုရင်တော့ယဟနာကိုတတ်တဲ့ကံကအကျိုးပေးတယ်အမေတ္တအဖေတ္တနဲ့ကံကအကျိုးပေးခွင့်မရတော့ဘူးနောက်နောက်ကံကပို့ပြီးတော့အပြည့်ကြီးတာပေါ့အပြည့်ကြီးတဲ့ကံကအရင်ဆုံးအကျိုးပေးလိုက်တာပါပဲအဲ့တော့ယဟနာကိုတတ်တယ်ဆိုတဲ့နေရာမှာလေပုထုဇဉ်ဘဝမှာကိုကတတ်တယ်အစိတ်ချပြီးတတ်တာဖြစ်ဖြစ်လက်နဲ့နဲ့သိစပြီးတတ်တာဖြစ်ဖြစ်လက်ဖြင့်ဖြစ်ပြီးတတ်တာဖြစ်ဖြစ်ပေါ့လေပုထုဇဉ်ဘဝမှာကိုကတော့တတ်လိုက်တာပဲဒါပေမဲ့တေဂံလေးလေးမှာငကိုကလေးကလည်းဝိပဿနာအားထုတ်တဲ့အချိန်လေးကလည်းရှိနေတော့တေဂံလေးကမှယဟနာဖြစ်သွားတယ်ယဟနာဖြစ်ပြီးတော့မှသုတိစိတ်ကျသွားတယ်ပြေးသွားတယ်ဆိုရင်ပုထုဇဉ်ဘဝတုန်းကကိုကအစိတ်ချတဲ့ရိုက်နဲ့တတ်ပြီးမဲ့ပြေးတော့ယဟနာဘဝနဲ့ပြေးသွားတာမို့လို့ယဟနာကိုတတ်တာနဲ့အတူတူပါပဲပုထုဇဉ်ဘဝမှာတတ်လိုက်လို့ငါပုထုဇဉ်ကိုတတ်တဲ့အဖြစ်ပြန်ရလိမ့်မယ်လို့မတွေးရဘူးယဟနာကိုတတ်တာနဲ့အတူတူပဲတဲ့တခါအမေတတ်တာရဲ့အဖေတတ်တာရဲ့ဒီကံကုကိုလူတယောက်ထဲကတဘဝမှာကျူးလွန်ထားတယ်ဆိုရင်ဘယ်ကံကကျူးပြီးမှထင်လဲအဖေရောအမေရောပီလာကုန်ခြင်းအတူတူပဲဆိုရင်အမေကိုတတ်တဲ့အဖြစ်ကကျူးပြီးတယ်အဖေကိုတတ်တဲ့အဖြစ်ကအကျိုးမပေးတော့ဘူး။ဘာလို့လဲဆိုတော့အမေကပို့ပြီးတော့ကျေးဇူးများလို့တဲ့။ဂုံရင်းကတော့အတူတူပဲနော်။သီလသမာဓိပညာဂုံကတော့အတူတူပဲ။ဒါပေမဲ့သာသမီပေါ်မှာပို့ပြီးတော့အမေကကျေးဇူးများတဲ့အတွက်ကြောင့်အမေတတ်တဲ့ကံကအကျိုးပေးပါလေ။တကယ်လို့အမေရောအဖေရောအမေနဲ့အဖေမှာအမေကပါသီလသမာဓိပညာမှာကြီးတယ်ဆိုတော့ဒါအထူးပြောချက်တော့မလိုတော့ဘူးပေါ့လေ။တကယ်လို့အဖေကသီလသမာဓိပညာအမေထက်သာတယ်ဆိုရင်တော့အဖေကိုတတ်တဲ့ကံကအကျိုးပေးတယ်အမေကိုတတ်တဲ့ကံကအကျိုးမပေးတော့ဘူး။ဂုံရင်းတူနေမှသာကျေးဇူးများတဲ့အမေတတ်တဲ့ကံကအကျိုးပေးတာပါနော်။ဒါကအာနန္ဒရိယကံ၅ပါးနဲ့ပတ်သက်ပြီးတော့သိထားခြင်းပါ။အာနန္ဒရိယကံ၅ပါးကလည်း၄ပါးကပါဏတိပါဒနဲ့တရားရည်ကိုသက်ဆိုင်နေပါတယ်။အခုခေတ်မှာတော့မြတ်စွာဘုရားရှင်သက်တော်ထင်ရှားမှုရှိတော့တဲ့အတွက်လောဟိတုပါဒကကံတော့မဖြစ်နိုင်တော့ဘူးပေါ့။အမေတတ်တဲ့ကံအဖေတတ်တဲ့ကံယဟန္တာတတ်တဲ့ကံဒီကံကြီးသုံးပါတော့ထိုင်နိုင်တယ်မထိုင်အောင်တည်ထားရမှာပါပဲအဲ့ဒီကံကြီးတော့မှထိုင်ရတော့ဘာမှစဉ်းစားမနေနဲ့ပေးတာပေါ့အဝီစီးပါပဲဘာပေးကြမှမလိုပါဘူးနော်ဒေယမမင်းကြီးဒီမှာလည်းသွားကြရမလို့ချက်ချင်းအဝီစီးကိုစောက်ထိုးကြမှာပါပဲအမေရှင်ယဟန္တာလာဂုံမကြီးပြီမယ်လဲ တခြားတက်ရှိတဲ့တော်ဝါဒီကိုတက်လို့ရှိရင်လည်းငရေကြမှာပါပဲ။တခြားတော်ဝါဒီမှာတော့ဂုဏဝိရဟိတာလို့ခေါ်တဲ့ဂုံအထူးရှိတဲ့တိရစ္ဆာန်လေးမှာဆိုရင်တိရစ္ဆာန်ကိုသူကစာထဲမှာဂုဏဝိရဟိတာလို့ပြထားတယ်ဂုံအထူးရှိတဲ့သူတွေတဲ့ဂုံအထူးရှိတဲ့တိရစ္ဆာန်လေးမှာဆိုရင်တော့အကောင်သေးသေးကိုတတ်တဲ့ကံထဲအကောင်ကြီးကြီးကိုတတ်တဲ့ကံကပို့ပြီးတော့အကျိုးပေးကြည့်တယ်။သူကထင်တယ်ရှင်လေးလည်းအသက်တစ်ချောင်းပဲဆင်းတစ်ကောင်းလည်းအသက်တစ်ချောင်းပဲအသက်တစ်ချောင်းချင်းအတူတူအကျိုးပေးလည်းအတူတူပဲပေါ့လို့ထင်တယ်မဟုတ်ပါဘူးရှင်မလည်းအသက်တစ်ချောင်းမှန်ပါတယ်ဆင်မလည်းအသက်တစ်ချောင်းမှန်ပါတယ်ဒါပေမဲ့ရှင်တတ်တဲ့ခါကျတော့ဖြတ်ကနေရဲလိုက်လို့လည်းမပြီးဘူးလားဆင်းတစ်ကောင်းကျတော့ရှင်ရဲ့သူကိုဖြတ်ကနေသွားရဲလို့ရပါမှာပြင်းတောင်ပြင်းသေးတယ်လို့ပြောဦးမယ်နော်အရာတောင်မပြီးဘူးကွာဆက်ပုတ်သမောင်လို့ပြောမှာအဲ့ဒါဆင်ကိုတတ်လို့ရှိရင်ရှင်ကိုတတ်တဲ့လုံလဝရင်းရမျိုးနဲ့မရတော့ဘူးလုံလဝရိယကြီးကြီးစက်ရတယ်လုံလဝရိယပို့ပြီးတော့စက်ရတဲ့အတွက်ကြောင့်အကောင်ကြီးကြီးကိုတက်ရင်အကောင်သေးသေးတက်တဲ့ပို့ပြီးတော့အပြည့်ကြီးပါလေဒါကခုနဝိရိယဂုံအထူးမရှိတဲ့တိရစ္ဆာန်တွေမှာအကောင်အသေးအကြီးနဲ့ပဲသူကခွဲလိုက်တယ်ချင်းချင်းလေးနဲ့ကမှတ်သားထားမှာတော့ဂုံအထူးမရှိဘူးဆိုတာကရေပုံရတိရစ္ဆာန်တွေကိုသာပြောတာပါမြတ်စွာဘုရားအလောင်းတိရစ္ဆာန်သွားပြီးတော့တတ်မယ်ဆိုရင်တော့လူတတ်တဲ့တောင်အပြည့်ကြီးတာမျိုးရှိသေးတယ်နော်ကျမ်းမှာပေါ့ဘုရားလောင်းကြောင့်မင်းကိုကောင်းကြောက်ခဲနဲ့ထူလို့ထူတဲ့မဟုတ်ဆိုးဒါအဝင်မှတည်းတခါတည်းညင်ညူသွားတာညင်ညူပြီးတော့ဝီစီလေးကျသွားတာညောင်းတဲ့လူဆိုရင်တာမကြီးလို့ရှင်တော့ညောင်းကတရိษံမယ်ဂုံတူးမရှိဘူးလူကတော့ဂုံတူးရှိတယ်လို့ထင်စရာပေါ့ဒါပေမဲ့ဘုံညောင်းကရိုးရိုးညောင်းမဟုတ်ဘူးဘုရားလောင်းညောင်းပါရမီတော်တွေကိုဘဝပေါင်းများစွာအကျဉ်းချင်းထက်ထက်ဖြည့်ဆည်းလာခဲ့တဲ့တရိษံဒီတော့ယောက်ျားရိစ္ဆာန်ဖြစ်ပေမဲ့လို့တတ်တဲ့ပုဂ္ဂိုလ်မှာအဝိဇ္ဇငြိယကျတဲ့ဖြစ်ကိုအပြစ်ကြီးပါတယ်။ဒီလိုဆိုတော့တရားနာပိဒံရဲ့အိမ်မှာကြောင်ကြီးတွေခွေးလေးတွေမရှိဘူးလား။ကဲအဲ့ဒီကြောင်ကြီးတွေဖယားလောင်းကြောင်ဖယားလောင်းခွေးမဟုတ်ဘူးလို့ပြောနိုင်မှာမလား။မပြောနိုင်ဘူးတော့ကိုယ်ကဘာအပင်ကြီးမှလည်းမရှိဘူး။ဟိုးလွန်ခဲ့တဲ့ကဘာပေါင်းများစွာနောင်လာမယ့်ကဘာပေါင်းများစွာကိုမျောကြည့်နိုင်တဲ့အပင်ကြီးတကူလည်းဘာမှမရှိဘူး။အဲ့ဒါကြောင်ဂုတ်ကနေဆက်ပြီးတော့ကင်ပေါက်လိုက်ခြေထောက်နဲ့ပိတ်ကြံလိုက်လို့တော့ပါမလား။တကယ်လို့ကိုယ်အိမ်မှာရှိတဲ့ကြောင်ကဖះလောင်းကြောင်ဖြစ်နေဘယ်နဲ့လို့ဒါသတိထားမှာနော်အိမ်မှာရှိတဲ့ကြောင်လေးသွေးလေးနဲ့ဒီအကုန်လုံးပေါ့လေဘယ်တိရစ္ဆာန်မဆိုမျက်စောင်ပြချင်းကလေးတာတိရစ္ဆာန်ပေါ်ကြီးအများကြီးဖြစ်ခဲ့မှုတာကိုတိရစ္ဆာန်မျိုးစွန့်အောင်ကိုဖြစ်မှုတာပါပဲတန်လျာမှာမဖြစ်ဘူးတဲ့တော်ပါအဲ့တော့ဗာနာတိပါဒကြောင်ပြောတော့မီးရလည်းသိသွားတာပေါ့နော်အသက်မသိဘဲမီးသိအဲ့တော့အိမ်မှာရှိတဲ့ခွေးလေးတွေ၊ကြောင်လေးတွေလည်းပဲဖျားလောင်းခွေးလေးတွေ၊ဖျားလောင်းကြောင်လေးတွေဆိုတာရှိနိုင်ပါတယ်။ဒါကြောင့်ငင်းငင်းနဲ့တရိษံတွေ့တွေ့ဒီမှာတရိษံရန်တမ်းပြီးတော့မနှိမ့်ဆက်ပါနဲ့မငင်းမမနဲ့ဖျားလောင်းမရလို့မဟုတ်ပါဘူးနော်။ဘယ်တရိษံမဆိုငင်းမမနှိမ့်ဆက်ရပါဘူး။ဒါပေမဲ့ရိုးရိုးတရိษံဆိုရင်ကွာချင်ချင်အောင်မှာဖျားလောင်းဆိုတဲ့အသိလေးနဲ့ကြတော့မချတင်တော့ဘူးပေါ့။အဲ့တော့အကောင်းဆုံးကတော့တွေ့တွေ့ကြများတရိษံလေးပဲဖျားလောင်းလို့ဒါသိတဲ့အနေနဲ့သွင်းထားလိုက်တော့နော်။ယူလူချင်းချခြင်းရောဘယ်လိုနှလုံးသားမလို့ဒီလိုဖះလောင်းဖြစ်လောက်တယ်ဖះချင်းမြုံနေခင်ဖြစ်လောက်တယ်ဆိုပြီးတော့เนาะအဲ့လိုဘလူပဲဖြစ်ဖြစ်ပေါ့လေယောနီတော်လေးဝင်လိုက်တယ်ဆိုတော့မသက်ဖြစ်ဖို့အရေးကြီးတာကိုအဲ့ဒါရေပုံရမှတ်မယ်ဆိုရင်တရိษံလေးဆိုတော့အကောင်ကြီးရင်အပြစ်ပိုကြီးတယ်အကောင်သိရင်အပြစ်ငယ်နေတယ်ဒါပေမဲ့ဂုံအထူးရှိတဲ့ပါရမီအထူးတွေရှိတဲ့ဖះလောင်းတရိษံကိုသွားနှိမ့်ဆက်မြင်တော့အဝိဇ္ဇိတိကိုကြာတော့နိုင်ပါတယ်ကောင်းအထူးရှိတဲ့လူစားရှိတဲ့ပုံကိုယ်လေးကြတော့ခုနကခုံနဲ့ပဲအဓိကထားပြီးတင်ထားရမယ်။သီလသမားတိပညာဂုံကြီးတဲ့ပုံကိုယ်ကိုတတ်လို့ရှိရင်ပို့ပြီးတော့ပြည့်ကြည့်တယ်။သီလသမားတိပညာနည်းတဲ့ပုံကိုယ်ကိုတတ်ရင်တော့အပြည့်နည်းတယ်ပေါ့။အကောင်ကြီးတာသေးတာကအဓိကမဟုတ်ဘူး။သီလသမားတိပညာကြီးပေမဲ့လူကသေးသေးကိုယ်ကိုပြုမှုချင်းတကယ်ဖြစ်နေမယ်။ဒါပေမဲ့သူ့ဘသွားပြီးတတ်လိုက်မယ်ဆိုရင်ဟိုအကောင်ကြီးကြီးနဲ့ဘာမှသီလသမားတိပညာမရှိတဲ့ဆံကုံကြီးလေးတတ်တာထက်ပို့ပြီးတော့ပြည့်မကြည့်ဘူးလား။အကြည့်ကြီးတယ်လူပေါ်တက်တဲ့ခါကျတော့အကောင်အကြီးသေးတော့မကြည့်နဲ့ဂုံအကြီးသေးကိုကြည့်ရမယ်ဂုံအကြီးဂုံရင်းတူနေလို့ရှိရင်တော့သီလသမာဓိပညာဂုံရင်းတူရင်တော့အကောင်ကြီးတဲ့သူတတ်တာကပုံပြီးပြည့်ကြီးတာပေါ့နော်အကောင်သေးတာကအကြီးသေးတာပေါ့ဘာလို့လဲဆိုတော့အကောင်ကြီးတော့ပြေဖို့တော့ကိုပို့ပြီးတော့လုံလဝရိယစိုက်ရတာကိုနော်တခါလှည့်ုံနဲ့မပြီးဘူးပေါ့လေထဲကဆန်းကကလှည့်ရတာဒါကြောင့်အကောင်ကြီးဖြစ်နေတာပို့ပြီးတော့ပြည့်ကြီးပါတယ်အကောင်ရင်းလည်းတူတယ်ဂုံရင်းလည်းတူတယ်ထတ်တူထမြဖြစ်နေတယ်ဆိုရင်တော့ပင်လည်းဣလိဒာအကြီးအသေးလုံလဆိုင်မှုအကြီးအသေးပုံမူတည်ပြီးတော့အပြစ်ကြီးသွားပါတယ်အပြစ်ကြီးသေးกว่าသွားပါတယ်ကိုယ်တွေကသက်ရှင်နေဒေါသပိုကြီးတယ်ဆိုရင်ပိုပြီးအပြစ်ကြီးမှာပေါ့တတ်တဲ့လုံလဝရိယအားဆိုင်မှုဘယောဂကပိုပြီးတော့ကြီးတယ်ဆိုရင်အပြစ်ပိုကြီးမှာပေါ့ တော့အကောင်ညက်လည်းတွေ့တယ်ဂုံညက်လည်းတွေ့တယ်ဆိုရင်တိရိသာအကြီးအသေးပယောဂအကြီးအသေးပေါ်မူတည်ပြီးတော့အပြည့်အကြီးအသေးခွာသွားပါတယ်ပယောဂဆိုတာလုံလဆိုင်မှုပယောဂကိုပြောတာနော်အဲ့ဒီပယောဂကလည်း6မျိုးရှိပါတယ်သာဟတိကပယောဂသာဟတိကပယောဂဆိုတာကိုယ်တိုင်ဒုံနဲ့ခုံဒုံနဲ့ရိုက်ဓာတ်နဲ့ခုံတက်ပြခြင်းလက်နဲ့ကိုကိုယ်လက်နဲ့တိုက်ရိုက်ကင်ထားပြီးတော့တစ်ဖက်သားကိုတတ်တာအဲ့ဒါကြတော့သာဟတိကပယောဂကိုယ်တိုင်တက်ခြင်းပေါ့နော်အာနတိကပယောဂဆိုတာကဒီလိုတက်လိုက်ဒီကောင်ကိုတက်လိုက်ဆိုပြီးတော့စေခိုင်းပြီးတက်ဗဇက်ကထုတ်ပြောပြီးဗဇက်ကပြောပြီးတော့ပဲဖြစ်ဖြစ်စာနဲ့ရေးပြီးတော့ပဲဖြစ်ဖြစ်မျက်စိမျက်နှာလက်ဟန်ခြံစားတဲ့အရင်းနှမိတ်ကြပြီးတော့ပဲဖြစ်ဖြစ်အသက်ခိုင်းတာကြတော့အာနတ္တိကပယောဂစေခိုင်းပြီးတော့တက်တာနောက်တစ်ခုကနေတ္တကိယပယောဂပြစ်လွတ်ပြီးတော့တက်တာဓာတ်နဲ့လှမ်းပြလိုက်တာလေးနဲ့လှမ်းပြလိုက်တာတဏှာနဲ့လှမ်းပြလိုက်တာစသည်အဖြစ်ပေါ့လက်နဲ့ကိုယ်လက်နဲ့တိုက်ရိုက်ကြည့်ပြီးတော့တစ်ဖက်သားကိုတတ်တာမဟုတ်ဘဲနဲ့ကိုယ်လက်နဲ့ကိုယ်လက်ကနေလက်နဲ့တစ်ခုကိုပြစ်ထွက်လိုက်ပြီးတော့အသက်ခံရတဲ့ပုဂ္ဂိုလ်စီရောက်သွားပြီးတော့မှတတ်တာပေါ့အဲ့ဒီလိုလေးညာတဏ္ဍအဆက်ရှိတဲ့လက်နဲ့ပြစ်လွတ်ပြီးတော့တတ်တာကိုတော့နိတ္တကိယပယောဂပြစ်လွတ်ပြီးတတ်ခြင်းပေါ့ဘာမှလုံးမမယ်ဆိုရင်တော့နောက်တစ်ခုကသာဝရပယောဂသာဝရဆိုတာမြဲနေတာကိုပြောတာတစ်တလုံးမြဲတယ်လို့မဆိုလို့ဘူးကိုယုံနံပရမယေသဘောနဲ့မဆိုင်ဘူးသာဝရဆိုတာကြာကြာတည်နေတာပေါ့ဥပမာလူတွေတွင်းနေကြပြီးသိအောင်ဆိုပြီးတော့တွင်းတူးထားတာညောင်းနေထောင်းထားတာမိုင်းနေထောင်းထားတာအဲ့ဒါကိုသာဝရပယောဂလို့ခေါ်တယ်ဒီတွင်းညတူးထားပြီးလို့ရှိရင်မဖို့မချင်းရှိမနေဘူးလားရှိနေတယ်အချို့ခြံတွေဘာတွေမှမရှိဘူးလားညောင်းထောင်းထားတယ်ဆိုတာတွင်းတူးပြီးတော့အဲ့ဒါသာဝရပယောဂနဲ့တတ်တာနော်နောက်ပြီးတော့တတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သာတနဲ့ဘုံအမြောက်အဆက်ရှိတဲ့လက်နဲ့တွေကိုပြုတ်လုထားတာကိုလေသာဝရပယောဂလို့ခေါ်တယ်။ကိုကိုတိုင်းပြစ်လွတ်ပြီးတော့မတတ်ပေမဲ့တတ်ဖို့အတွက်တတ်တဲ့တချင်တဲ့သူတွေတတ်ဖို့အတွက်လက်နဲ့ကိုအစင်းစင်းအောင်လုပ်ပေးထားတဲ့ဆိုရင်လေဒါသာဝရပယောဂနဲ့တတ်တာပဲ။နားလည်လို့အောင်ပြောရမယ်ဆိုလို့ရှိရင်ဥပမာချက်ဘုဒ္ဓဆီတို့ဘာလို့ထုတ်တဲ့လူတွေမရှိဘူးလား။ဒီထက်တော့မပတ်လောက်ဘူးထင်ပါတယ်နော်။အပါလည်းတိခံပေါ်တရားရှိစရာကတော့ပြောရမှာလို့အဲ့ဒါဂျဘုတ်သေးထုတ်လုပ်တယ်ဆိုလို့ရှိရင်ကိုကိုတိုင်းတော့ဂျဘုတ်မသက်ဘူးသားဂျဘုတ်သက်ရှင်တဲ့လူတွေတတ်ဖို့တဲ့ဆင်းသက်ဖြစ်အောင်လုပ်ပေးထားတာမဟုတ်ဘူးလားလုပ်ပေးထားတာဒီဂျဘုတ်သေးကမသုံးမချင်းသာဝရချိနေတာကိုအချင်းကြကြရှိနေတာဒါကြောင့်အဲ့ဒီလူဂျဘုတ်သေးထုတ်လုပ်တဲ့သူရှင်သေးဘွေတွေထုတ်တဲ့လူပေါ့ရှင်သေးဘွေကလည်းရိုးရိုးချင်းပြရလို့တဲ့ရှင်သေးဘွေကတမျိုးတချို့ကြတော့ကြောင်ညာကလေးကကဒုတ်ဒုတ်နဲ့တခါချင်းလေးတကောင်မီးတကောင်သေးတဲ့တန်နေမပါဘူးလားရှင်သေးဘွေအာမခံပါတယ်ဆိုပြီးတော့ကြောင်ညာတာလေတချို့အဲ့ဒါဆိုရင်လည်းခြေသေးပွေထုတ်လုပ်တဲ့ပုဂ္ဂိုလ်လည်းဒါပါဏာတိပါဒထိုက်တာပဲသာဝရပယောဂနဲ့တက်တာ။ဒါဆိုဒီဘုဒ္ဓသေးခြေသေးပွေထိုင်တင်ပြီးရောင်းတဲ့လူတွေလည်းပါတာပဲနော်။ဒါလည်းဆိုတော့ဒီဘုဒ္ဓရှင်နဲ့ဒီရှင်သက်ရှင်နဲ့တွေတော့ကိုယ်အစဉ်သက်လုပ်ပေးထားတာကို။အဲ့ဒါကြောင့်အဲ့ဒါသာဝရပယောဂလို့ခေါ်ပါတယ်။ဒါအရေးကြီးတယ်နော်ပါဏာတိပါဒဆိုတော့လူတွေကဟိုလွယ်လွယ်လေးပဲတွေ့နေကြတာ။ဦးဇင်းတို့တခါတည်းကပြောပါတယ်ဦးဇင်းတော်ခင်းလိုက်ကြတော့ပါဏာတိပါဒကြောင့်ဟုတ်မယ်။ပါဏာတိပါဒနဲ့ပတ်သက်လို့သိချင်တာလေးတွေရှိမေးပါဆိုတော့မေးကြမရှိပါဘူးတဲ့ပါဏာတိပါဒကလူများတဲ့မတိုင်ပြီးရောပေါ်တယ်။မတက်ရုံနဲ့မပြီးသေးဘူးအဲ့တော့သာဝရပယောဂဆိုတာခုနသူတစ်ပါးကိုတတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လက်နဲ့တည်းသေးဝါးကြီးပြုလုပ်ဖန်တီးထားတာကိုရောင်းချတာကိုသာဝရပယောဂလို့ခေါ်တယ်နော်ဟိုမိစ္ဆာဇီဝတွေထဲမှာလည်းပါတာပဲမလားအစိမ်းရောင်းခြင်းတို့လက်နဲ့ရောင်းခြင်းတို့ဆိုတာနော်နောက်တစ်ခုကဝိဇ္ဇာမယပယောဂဝိဇ္ဇာဆိုတာဒီနေရာမှာတော့လောကီကံတာတွေအင်းအိမ်ကလေးလက်ဖွဲ့မနန်းဓာရိုက်တဆင်ဆက်ရှိတဲ့အဲ့ဒီလိုအောက်လန်းပညာတွေနဲ့တတ်တာကြတော့ဝိဇ္ဇမယပယောဂအောက်လန်းပညာရတဲ့နဲ့တတ်ခြင်းလို့ဆိုလိုပါတယ်နောက်တစ်ခုကအိဒိမယပယောဂကံကြောင့်ဖြစ်တဲ့တကူကံမသိတိလို့ခေါ်တာပေါ့ကံကြောင့်ဖြစ်တဲ့တကူနဲ့တတ်တာဆိုတော့ငကားရီပါရေဆိုလို့ရှိရင်မျက်စောင်းထိုးလိုက်ရင်ကြာကျသွားတယ်ဆိုတာမကြဘူးလားအဲ့ဒီလိုမျိုးပေါ့ငကားမျက်စောင်းထိုးလို့သူကကြာကျစီနိုင်လဲဆိုတာကံမသိတိလို့ခေါ်တယ်ကံကြောင့်ဖြစ်တဲ့တကူဒီမျက်စောင်းထိုးရင်ပြကြတဲ့တကူရဘူးတဲ့အဲ့ဒီငါကဘာမှကျင့်စရာမလိုဘူးသူကံနဲ့သူရပြီးသားနော်ဝိသဝေနမင်းကြီးတို့လည်းတောတပံမဖြစ်ခင်လုံးကစိတ်ဆိုးလို့မျက်စောင်းထိုးလိုက်လို့ရှိရင်ဘလူတွေပြေးတာပဲတဲ့ဒီဟိုကျောင်းမှာပိတုလို့ခေါ်တဲ့မင်းတစ်ပါးရှိတဲ့အဲ့ဒီမင်းမှလည်းကံသတိတကူတစ်ခုရှိတယ်လူတယောက်ကိုသိစေခြင်းနဲ့စိတ်နဲ့ကြည့်ပြီးတော့သူ့ရဲ့သွားအဆွေလေးကိုခောက်လိုက်လို့ရှိရင်ဟိုတစ်ဖက်သားပြေးရောတဲ့ အဲ့ဒါသုလဒုမနာဆိုတဲ့တတိယကိုဒေါသဖြစ်ပြီးတော့အဲ့ဒီပြည်သူမြေကသူ့ရဲ့သွားအစွဲလေးကိုလည်းခောက်ထလိုက်တာအဲ့ဒါဟိုတတိယသိရောပဲလေအဲ့လိုကမ္မစိတ်တိကံကြောင့်ဖြစ်တဲ့တကူနဲ့တတ်တာကိုတော့အဋ္ဌိမယပယောဂလို့ခေါ်ပါတယ်ပယောဂဘယ်နှပါးရှိလဲယောဂီတို့မှာပယောဂဘယ်နှပါးကန့်လဲသေချာပြန်ဆွရမယ်နော်အဲ့တော့ဂုံသူရှိတဲ့လူစရှိတဲ့တရားဝါဒီမှာဂုံလည်းတူတယ်အကောင်လည်းတူတယ်ဆိုရင်ကိလေသာအကြီးအသေးပယောဂအကြီးအသေးပုံမူတည်ပြီးတော့အပြည့်အကြီးအသေးကွာတယ်ဆိုတာမှတ်ပါပယောဂ6ပါးဝင်တဲ့တခါလေးတွဲပြီးတော့မှတ်ထားပါကိုယ့်ကိုညာနဲ့ချဲ့ပြီးတော့စဉ်းစားတော့ဒါကဥစဉ်ကနမူနာလောက်ပဲပြောတာပါဏတိပါဒဆိုပြီးတော့ခလေးကလေးကတည်ရပဲဆိုပြီးတော့ပုဂ္ဂိုလ်တဏ္ဍာမျိုးနဲ့ပြောမယ်ဆိုရင်9နာရီထိုင်ဆိုလည်းမကုန်ဘူးနော်ခုဒီမှာပါဏတိပါဒဆိုတဲ့စကားလုံးကြီးရှင်းတဲ့ကိုနိုင်ွက်ပြေးတော့မယ်အဲ့ဒီပါဏတိပါဒဟာသိရင်အမေငရဲကိုကြားစေနိုင်တယ်ငရဲကလွတ်လာပြန်တော့လေငရဲကလွတ်လာလို့လူဖြစ်ပြန်တော့လေစက်တည်းရှိရှိတင်းတင်းတဲတဲလေးဖြစ်လာဆိုတော့မဖြစ်ဘူးတဲ့လောက၌အကောင်းဆုံးသောအရာဆိုတဲ့စာအုပ်ထဲမှာပါဏတိပါဒရဲ့အဖြစ်ပြတဲ့ဆောင်းပုဒ်လေးရေးထားပါတယ်ကြက်ထားပါလို့လည်းအဲ့ဒီထဲမှာရေးထားပါတယ်ဆိုကြသမောင်းသူတဲ့တဲ့ရင်ရမယ်အပြစ်ပြတဲ့ဆောင်းပုဒ်ကလေးပါတရားဟောမလဲဆိုရင်တော့အရှင်ဘုရားအဟောင်းမဟုတ်နဲ့အသစ်ဟောပါအသစ်ဟောပါတယ်အဟောင်းတွေကမေးလိုက်တော့လေမရတော့ဘူးနော်ဘာဏတိပတ်သူတ္တတကချွတ်တဲ့အင်္ဂါမွေးပြရုပ်တွင်အာရင်ချွတ်ရင်းနှင်းရင်းလဲဝီဘီးကိုကြောက်တဲ့အသက်ခံရာအနာများလျက်ချွင်းရန်ပြည့်၍အသက်တူလျက်ပြင်းများစွာသည်ရှောင်ကအပြန်အကျူးသည်မတိုင်ပြီးတော့ပါဘူးအချိန်မရတော့ဘူးနော်အဲ့ဒါဘာဏတိပတ်သူတ္တကသူတစ်ပါးရဲ့အသက်ကိုတတ်မယ်ဆိုရင်ချွတ်တဲ့အင်္ဂါခုနအပင်ငရဲကြတဲ့အပြစ်ပြီးလို့ကြရတဲ့ကံကျွန်းကိုပြောတာနော်ဘာဏတိပတ်ကြောင့်အဝိဇ္ဇငရဲကြတာတို့ငရဲကြတာတို့တတိယံဖြစ်တာတို့ဒိဋ္ဌာဖြစ်တာတို့အတုရေဖြစ်တာတို့အဲ့ဒါတွေကတော့ကံကျင်းလို့ခေါ်တယ်လူဖြစ်ပြီးတော့အသက်တူခြင်းအနာများခြင်းစတာကိုတော့ကံကျွန်းလို့ခေါ်ပါတယ်အခုသံဃာ့ထမပါတဲ့အပြစ်တွေကကံကျွန်းနေပါဘာဏတိပတ်သူတ္တကချွတ်တဲ့အင်္ဂါအင်္ဂါချွတ်ရင်းတတ်ပါလေမျက်စိနာနာအင်္ဂါချိလက်တွေမပြည့်မစုံဖြစ်တတ်တယ်ဒါလည်းကိုသူရောအကျိုးပေးတာပါပဲကိုကသူတစ်ပါးသက်သူတက်စင်တော့ကဒီလိုအကျိုးတွေဖြစ်အောင်လုပ်ခဲ့တာကိုကိုကတော့အသက်သေးတော့ပြီးရောဆိုပြီးတော့တတ်လိုက်ပြီမဲ့သူတစ်ပါးကိုဆိုတော့လည်းလေးရှင်းတက်လိုက်တဲ့ဆိုရင်မင်းလုံးကြီးပြူးထွက်မလာဘူးလားပြူးထွက်လာတယ်နော်ဒါကြောင့်မလို့သူတို့ကသေခံလေးလေးမှာပြုံးပြုံးလေးနဲ့သေသွားတာမဟုတ်ဘူးအင်္ဂါချုပ်ရင်းပြီးတော့သေသွားတာမျိုးလုံးကြီးပြူထွက်လာတယ်ရှာကြီးထွက်လာတယ်ဟုတ်တယ်မလားအဲ့ဒါဒါနဲ့ခုတ်တုံးနဲ့ရိုက်စားပြီးတစ်ခုခုကြောင်းရင်လည်းမျက်နှာကြီးတွေရှုပ်နေပြီးတော့ခန္ဓာကိုယ်အင်္ဂါအစိမ့်ပိုင်းတစ်ခုခုကတော့ဖောက်ပြန်ပြည့်စည်သွားတာပဲသေခံလေးလေးမှာအသက်ခံရတဲ့ပုဂ္ဂိုလ်အင်္ဂါတွေချုပ်ရင်းဖောက်ပြန်သွားတော့ကိုယ်အကျိုးပေးတော့တယ်ပဲကံကျွေးနေတဲ့အကျိုးပေးတော့တယ်မျက်စိနဲ့အင်္ဂါချင်းတဲ့လေးကပုံမှန်အတိုင်းဖြစ်နေတဲ့ချုပ်ရင်းနေတတ်ပါတယ်မျိုးလုံးကြီးပြူပြည့်နေတာတို့ပါတို့ပေါ့နော်ပါဏတိပတ်သူတ္တကချွတ်တဲ့အင်္ဂါမွေးပြရုပ်တွင်အရေးအစင်းအသွင်တရံကလည်းကြီးကြီးလေးလေးဝင်းဝင်းပပစူးစူးကြီးကြီးမရှိဘူးတဲ့မွေးမွေးချောက်ချောက်ပြပြနှံ့နှံ့ပိန်ပိန်ကက်ကက်တဲ့ကဲဒီယောဂီတို့ကစူးစူးကြီးကြီးဖြစ်နေတာလားမွေးမွေးချောက်ချောက်ဖြစ်နေတာလားစူးစူးကြီးကြီးဖြစ်နေတဲ့နောက်ခါတဏှာကြီးနဲ့တော့ပြီးမဲ့ပုံပေါ်တော့ပါဘူးအဲ့ဒါမွေးပြရုပ်တွင်နဲ့အရေးအစင်းကကြီးကြီးလေးလေးစူးစူးကြီးကြီးလမ်းလမ်းဆန်းဆန်းမရှိခဲ့တဲ့မွေးမွေးချောက်ချောက်ပြပြနှံ့နှံ့ဖြစ်နေပါလေတဲ့ဒါလည်းတူကြောင်းနဲ့သူပဲပေါ့သေးတယ်ကြီးကြတော့သေးတဲ့လူကအသားလေးဝင်ပြီးပြေးသွားတဲ့လူရှိလားမရှိဘူးတော့ကြောက်ပြီးတော့တခါတည်းအသားကြီးပြန်ဟောက်ပြီးတော့ပြေးသွားရတာဒါကြောင့်ကျူးပြီးတော့လည်းအသားမွေးချောက်ချောက်ပြန်နှံ့နှံ့ပဲဖြစ်တာပဲမွေးပြရုပ်တွင်အာရင်ချွတ်ရင်းသူတို့ကတည်းကတော့အသက်ခံရတဲ့ပုဂ္ဂိုလ်ကသူတို့ကတတ်လိုက်ပြီဆိုတာနဲ့ဟိုဓာတ်နဲ့မခေါ်ပါသေးဘူးတို့နဲ့မရိုက်သေးဘူးထားပါအောင်ကိုတတ်ဖို့လာတဲ့ဆိုရင်ကိုအားရင်ချီကြောက်ဒူးရင်မတုံဘူးလားတုံနေအသက်ခံရတဲ့ပုဂ္ဂိုလ်ကဒီကနေ့မှအားရင်ဆုတ်ယုတ်ပြီးတော့မှသိရတာဆိုတော့ကိုအကျိုးပေးတော့လေအားနေတဲ့သူဖြစ်တတ်တယ်ခြေတလှမ်းကိုတဏှာကြီးလောက်နှမ်းနေတာမျိုးပေါ့လေနော်အားမရှိဘူးအားမရှိဘူးနဲ့ခဏခဏအားသီးတွေတော့စားနေရတာမှအားကလည်းမရှိဘူးနဲ့ဆိုပြမရှိဘူးလားအဲ့ဒီလူတွေအဲ့ဒါဘာကြောင့်လဲပါဏတိပတ်သူတ္တကချွတ်တဲ့အင်္ဂါမွေးပြရုပ်တွင်အာရင်ချူရင်အာရင်လေးပါတတ်ပါလေရှင်ချင်းလေးဝင်ရှင်ညာဆက်လက်မှုမရှိဘူးတွတ်တွတ်လည်းမရှိဘူးလေးလေးလည်းထိုင်ထိုင်မှန်မှန်ရှိရပါလေ अन्त खाने बुक देगानीमा लेडी लेखन दुई हेर को जो बिरोले लेडी लेखन मान्छे त भन आई चाहिँ उयो भिगो चौध भिन अनि अरे बोला बिसेर चौध धेरै त यही चौध हेर नि त्यसै चौध हेर नि हुनालीमा दवाई ढिनालीमा दवाई त्यसो नि ब्लाउ चौध दोस्रो ए ममा लुरी सिरहेछ ए औठामा गोटी औठामा लिए लुरे गाउन मिताजु भाइ ए औँ सिरहेछ गुवा बोटामा दुई औठामा लिए लुरेका ए गाने सिरहेछ गुवा ए खाने दुई औठामा ए अलि लुरी मिसी होला अन भालुहरू यहाँ त खेलु न अरे चौध धेरै ठिकनेसी चौध ठिकनेसी चौध छोरा दुर्भा त खेरे गाइजो नि भाबे भेगो चौध अत खाया ढाकेर सेनि ढाबे दुनियाँ दखेर को बिहान त को बिहान मेरो अत खाया राखो दुर्भाका त मामुहु को बाजाको जजो छ दे सही दाउ दे अरे सुले ढा अत खाना नै दुदुबे को को बिहान मेरो अत खाया राखो न अत खाया अना म्या लये अत खाया र बुबु गाले बेगानीमा नायोगा टुकु खुर फेट भरा भो न त्यहाँ नेरिया त छति छ मेरो म दुबु भो त्यो जा र ना योगा रि छे आउ थान्दी बिरो म तत्ता म्यु ने सि दे सुजा बगु फेर ने ठगा बुदी खट्टा टेगा म थिन सरा जा बुजा म बा या सब या गुडाई किलाना अलौ जी जी खान या रे यहाँ रो लि भो तो आ हो अति बबा त खु रो ना कि म सो फे खे रे ये दे गो याउ लो तने जा याउ लो म गौ मु सो लो सि ये တနေ့တိုင်းရောင်းလို့မကုန်ဘူးဆိုတာပြီးတော့ငှက်တွေအများကြီးဖမ်းရတဲ့အခါကျတော့တနေ့တည်းတက်လာလို့ကျန်တဲ့ရောင်းလို့ကုန်မှာမဟုတ်ဘူးအဲ့ဒါတက်ပြီးတော့ထားမယ်ဆိုရင်အသားကြီးကပုတ်သွားမယ်အဲ့ဒီချိန်ကရေခဲတက်တာလည်းမရှိဘူးထင်ပါတယ်ကြည့်ရတာအဲ့တော့အများကြီးကျိုးတက်ထားလို့လည်းမဖြစ်တော့တနေ့တိုင်းရောင်းရလို့ယုံကြည်ပဲတက်ရတာပေါ့အဲ့တော့ငှက်တွေဒီတိုင်းထားလို့ရှိရင်လည်းပြန်သွားမှဆိုးရတယ်အဲ့ဒါနဲ့တောင်ပန်းကြီးချိုးထားတယ်ခြေတော်ကြီးချိုးထားတယ်ချိုးပြီးတော့မှတနေ့မှငှက်တွေစုပုံထားလိုက်တယ်ငှက်တွေကတောင်ပန်းလည်းကျိုးခြေတော်ကြီးလည်းကျိုးဆိုတော့ဘယ်မှမပြန်နိုင်တော့ဘူးပေါ့ပြီးတော့မှသူ့အလှည့်ကြတဲ့ခါကျမှငှက်တွေကိုတတ်ပြီးတော့ရောင်းတာအဲ့တော့မတတ်ခင်မှာငှက်တွေတောင်ပန်းချိုးခံရလက်တွေချီတွေအချိုးခံရဆိုတော့အချိုးခံရတဲ့နေရာကျိုးပဲ့သွားတဲ့နေရာတွေမှာပြည်တွေတည်ပြီးတော့အနာတွေပါတယ်မဖြစ်ဘူးလားဖြစ်တာပေါ့ပြည်တွေတွင်းစီတွင်းစီနေတဲ့အနာတွေပေါ့ပြည်တွေရိုးနဲ့အနာရောဂါတွေဖြစ်ပြီးတော့မှသူ့မှာသိရတာဒါကြောင့်အချိုးပြည့်တဲ့ဘဝကြတော့လေဒီလိုလုံးအနေစင်းတွေပေါ့ဟိုဘလောက်ထိတောင်ကြီးလဲဆိုအုပ်ရှိတိလောက်ထိတောင်ကြီးသွားတယ်အနာတွေကတဖြည်းဖြည်းနဲ့နော်နန်းစီလောက်ကနေစပြီးတော့ကြီးကြီးပါလိုက်တာဇီးစီလောက်ဒီဇီးဘူးစီလောက်ဒီဒီလိုတွေဖြစ်ကုန်တယ်ပေါ့ပြီးတော့လေအယိုးတွေလည်းကွဲအဲကုန်တယ်အယိုးကျိုးသွားတယ်ပေါ့ခုဒီပြည့်တဲ့အယိုးကျိုးတဲ့ယောဂတွေရှိလားအဲ့ဒါဒီလိုပြီးတဲ့တစူစူသွေးတွေတရွှေရွှေအယိုးတွေလည်းကွဲအဲပြီးတော့အယိုးအဲ့တဲ့ယောဂဖြစ်ပါတယ်တဲ့ဒါအတိတ်ကတုန်းကသူများတက်ကုန်မတက်ခင်မှာအယိုးကွဲအောင်အနာသိနေပေါအောင်လုပ်ခဲ့တဲ့အတွက်ကြောင့်ပါပဲ။ဒါကြောင့်သူတစ်ပါးတက်ကိုတက်လို့ရှိရင်ရှင်ရကွာအနာရောဂါများချက်ပါလေတဲ့။အနာများလျက်ခြေရန်ပြည့်၍အချမ်းရန်လည်းပဲပြင်းစည်းတတ်တယ်။ကိုချစ်တဲ့ခင်တဲ့သူတွေနဲ့ခွဲခွာရတတ်တယ်။ချစ်တိုင်းလည်းမညာညာတိုင်းလည်းမချစ်စရာမရှိဘူးလားလောကမှာ။အဲ့ဒါဘလို့လူတွေတို့ဟုတ်တယ်ဒီနေ့တရားနေခြင်းဘာနာလိပါဒကြောင့်လည်းနော်တခြားလည်းပဲဂုံတိုက်တာတို့ဟိုပြီးဟောပေါ်လိပါခေါ်လေပြီးပြီးနာဝါစာလို့ခေါ်တယ်ခြေတူခြင်းရင်ကွဲပြားတော့ဂုံတိုက်တဲ့ကံကြီးလွန်ကြလို့ရှိရင်လေခြေတူခြင်းကိုရတဲ့အပြုခံစားရတာပါပဲသူတမအသက်တက်တယ်ဆိုရှင်လည်းပေါ်အသက်ခံရတဲ့ပုဂ္ဂိုလ်မှလည်းသူ့မှာမိပါရီစိတ်ညူတွေညီကုံမောင်နှမတွေမရှိနိုင်ဘူးလားရှိနိုင်တဲ့ကောင်မဟုတ်ရှိကိုကြည့်တာပေါ့လေနော်မိပါရှိမယ်တကယ်ချင်းဒီစိတ်ပေါင်းတဲ့နေရှိမယ်ကျဆိုရနမ်းမီနမ်းမတွားနေတဲ့ခါကျင်းလေးတချို့လက်စော့ချီဆိုတဲ့ကိုယ်လည်းဘာမှကြိုက်ကြလို့မဟုတ်ဘူးနဲ့ဖြီးချီပြီးတတ်တဲ့လူတွေမရှိဘူးလားအလကားနေခြေတော့ရားပြီးတော့လေခြေတော့အားပြီးတော့ပေါ့ကြည့်အဲ့ဒါအဲ့ဒီမှာကိုယ်တက်လိုက်တဲ့ခါကျင်းလေးကတိချစ်ချစ်စီတွားနေတာမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်နော်ခါကျင်းလေးမှလည်းသူ့မှာချစ်သူရှိတာပဲအဲ့တော့ခါကျင်းလေးကတိချစ်သူစီတွားနေတာတိချစ်ချစ်နဲ့တွေ့ကြတယ်တော့ကိုယ်ကလမ်းကြီးပြေးတက်လိုက်တော့တိချစ်သူနဲ့တွေ့ရပါအောင်မလားမတွေ့ရတော့ဘူးအဲ့ဒီလိုနဲ့အသက်ခံရတဲ့တော်တော်လေးလက်ချစ်ပြီးလည်းကိုရတယ်ဒီဘဏ္ဍကောင်ရှင်ကောင်ကိုမပြီးတော့ဘူးနော်ကဲရှင်ကောင်ရိုက်လိုက်တဲ့ဆိုလည်းဒီတိုင်းပဲပေါ့သူ့မှလည်းသူချစ်ချစ်လေးရှိမှာပေါ့အဲ့တော့သူတစ်ပါးတကူတက်တယ်ဆိုတာသူတို့ရဲ့ချစ်သူခင်သူတွေနဲ့ခွဲခွာကွေးကွင်းရအောင်လွတ်လိုက်တဲ့သဘောနဲ့ဖြစ်နေလို့ကို့အကျိုးပြီးတော့လေချစ်တဲ့သူတွေနဲ့ခင်တဲ့သူတွေနဲ့ခွဲခွာကွေးကွင်းရတဲ့အကျိုးကိုခံစားရပါတယ်ဒါတတ်မှတ်တာမဟုတ်ပါဘူးချစ်သူနဲ့ခွဲတယ်ဆိုတာကဒီချစ်တဲ့ငယ်မညာဆိုတဲ့တရားကတော့တိကျကိုဟောရမယ့်သဘောတောင်ဖြစ်နေတယ်နော်ဆိုတော့တတ်တဲ့စိတ်ကြီးမရောက်တော့အိမ်မှာဟိုသူများအိမ်မှာကြောင်သားပေါက်ကလေးပေါက်တယ်ဆိုတော့ကြောင်လို့ချစ်တဲ့နဲ့အိမ်ခေါ်မွေးတဲ့လူတွေမရှိဘူးလားဆိုတော့အဲ့ဒီကြောင်ကြီးကလည်းသူ့အမေနဲ့လည်းခွဲရတယ်သူ့ညီကောင်မောင်နှမတွေနဲ့လည်းခွဲရတယ်အဲ့ဒီဆိုတော့ကို့အကျိုးပြီးတော့လေကို့ချစ်တဲ့သူတွေနဲ့ခွဲရမှာပေါ့ကို့ချစ်တဲ့သူတွေနဲ့ခွဲခြင်းလား ကြောင်လေးတော့မဖြစ်ဘူးလားကြောင်လေးတော့လို့တောင်မှမဖြတ်သေးသွားယူပြီနော်တချို့ဆိုလို့ရှိရင်လက်ခက်ကလေးတွေချစ်လို့ဆိုပြီးတော့ငှက်မျိုးစုံအဆောင်ကလေးနဲ့ထည့်ပြီးတော့မွေးကြတယ်တချို့ကလည်းငါးကလေးတွေမွေးကြတယ်အမွေးခံရတဲ့အဲ့ဒီတိရစ္ဆာန်တွေလောလောဆယ်မသေးပေမဲ့လို့တို့ချစ်တဲ့ခင်တဲ့ဒီနဲ့ခွဲခွာကွေကွေးနေရပါတယ်အဲ့ဒါဆိုရင်သူများတဲ့တမ်းမှာချစ်တဲ့နဲ့ကွဲရမှာမဟုတ်ဘူးသူတစ်ပါးကိုသူတို့ချစ်တဲ့ဒီနဲ့ခွဲခွာကွေကွေးအောင်လုပ်ပြီးတော့အိမ်မှာငါးတွေကြောင်တွေမွေးထားလို့ရှိရင်လည်းပဲကိုယ်လည်းချစ်တဲ့နဲ့ခွဲရမှာပဲကြောက်ပေါ်တာမပေါ်တာတော့တပိုင်းတကန်းသာထားပေါ့နော်အဲ့တော့အနာများလည်းရဲ့ရှင်ရန်ပြည့်ပြီးသူတစ်ပါးတဲ့တဲ့ပုဂ္ဂိုလ်ဟာချစ်တဲ့ချစ်တဲ့နဲ့ခွဲချင်းရန်ပြည့်စည်တတ်ပါလေတဲ့ချင်းရံကြည့်အသက်တူလျအသက်လည်းပဲတူတယ်ဒါလည်းပြောချင်မှမလိုပါဘူးနောက်ထပ်10နှစ်နေရအောင်မယ်လို့အခုသွားကြလိုက်တော့10နှစ်တူသွားတာပေါ့အဲသူတို့ဘာလို့အချိန်မစိတ်ခင်သိအောင်ထုတ်လိုက်တာဆိုတော့ကိုယ်ကျတော့လည်းအသက်တူတာပါပဲအသက်တူလျပညာစွာသည့်အပြစ်တွေများလွန်းလာပါတယ်ချောင်ကအပြန်အကျိုးကြီးချောင်လိုက်မယ်ဆိုရင်သူ့ရဲ့ဆန့်ကျင်ဘက်အကျိုးကြီးရမယ်ဘယ်လိုရမလဲကောက်ကိုပြန်တွက်တော့နော်ဆိုတော့ဗနာတိပသုသက်ကချုပ်တဲ့ရင်ကတက်တဲ့လူကရင်ကချွေးနေဆိုရင်မတက်တဲ့လူကျတော့အင်းကမချွေးတော့အင်းကပြည့်စုံနေမျက်စိလေးနဲ့မျက်စိနေရနာနှာခမ်းလေးနဲ့နှာခမ်းလေးကသူ့ရဲ့နဲ့သူချိုးရကြလှပတယ်စသည်အချင်းချက်ချင်ပြီးတော့သဘောပေါက်လိုက်တော့ဒါကြောင့်ဗာဏတိပါဒဒီတစ်ခါအသက်ကိုတတ်တယ်ဆိုတာခံခြင်းအချင်းငရဲကြစေနိုင်တယ်ဒါကဒီကနေ့လည်းတက်တာမယ်ဆိုရင်တော့တတိဆန်းခြင်းနဲ့စိတ်ဓာတ်ခြင်းနဲ့ပြုလုပ်ခြင်းပဲပေါ့အဲ့ဒီငရဲစားတဲ့အပင်လေးပုံကလွတ်လာလို့လူဖြစ်ပြန်တော့လေလူကောင်းဖြစ်မလားလူဆိုးဖြစ်မလားလူဆိုးဆိုးဖြစ်မလားလူမွဲမွဲဖြစ်မလားလူမွဲမွဲလူချောက်ချောက်ပဲဖြစ်နေတယ်တဲ့လူစင်မမီတဲ့သူဖြစ်မယ်ပေါ့နော်အဲ့ဒါလူဖြစ်ပြန်တော့လည်းပဲလူစင်မမီတဲ့အကျိုးအကံအပဲ့အဆုတ်ပဲဖြစ်ရတတ်တဲ့အတွက်ကြောင့်သူတက်တဲ့ချင်းဆိုတာရှောင်ကျင်သင်းပါလေအဲ့ဒါရှောင်တဲ့ခါမှာတော့ရှောင်နီးကနှစ်မျိုးရှိတယ်အရိယာတို့ရဲ့ရှောင်နီးရဲ့ပုထုဇဉ်တို့ရဲ့ရှောင်နီးရဲ့ပုထုဇဉ်ရဲ့ရှောင်နီးမှလည်းနှစ်မျိုးထပ်ခွဲလိုက်တော့ရှောင်နီး၃မျိုးဖြစ်သွားတာပေါ့အဲ့ဒီသံမုဒ္ဒိဆိုကြည့်ရအောင်မက်ဖြင့်ပဲခွာသောက်ဒီကရှောင်ပါပက်ပင်တွေမက်ဖြင့်ပဲခွာသောက်ဒီကရှောင်ပါပက်ပင်တွေသုံးကောက်စုအရိယာပုဂ္ဂိုလ်တို့ရဲ့ရှောင်ခြင်းကတော့မက်နဲ့ပယ်ပြီးတော့ရှောင်တာ။သောတာပတိမက်ကိုရသွားပြီ။ဒါအရိယာပုဂ္ဂိုလ်တွေမှာအောက်ဆုံးအဆင့်ကသောတာပန်ပေါ့နော်။ဒါအများသိပြီးသားကသောတာပန်တက္ကရာဂံအနာဂံယဟနာဆိုပြီးတော့အရိယာပုဂ္ဂိုလ်၄ဆင့်ရှိတယ်။မက်၄ဆင့်ရှိတယ်။အဲဒီမှာအောက်ထစ်ဆုံးဖြစ်တဲ့သောတာပတိမက်ကိုရပြီးသွားပြီဆိုရင်သူတစ်ပါးအသက်ကိုတတ်ခြင်းနဲ့တဏှာစရှိတယ်။တဏှာဒေါသမာနဒိဋ္ဌိစသည်အဆင့်ပေါ့လေ။သူတို့ဘာအသက်ကိုတတ်ခြင်းနဲ့ကိလေသာကိုအမြဲတမ်းပယ်တတ်ပြီးသားဖြစ်သွားတယ်။ဒါငါးပါးသီလလုံးကိုကျူးလွန်နေတဲ့ကိလေသာတွေပယ်ပြီးသားပါပဲ။ဒီနေ့ကတော့ပါဏာတိပါဒအကြောင်းတစ်ခုပဲပြောတာဆိုတော့အဲ့ဒါပဲကွက်ပြောပါလေ။သူတို့ဘာရဲ့အသက်ကိုတတ်ခြင်းဖြတ်ခြင်းနဲ့ကိလေသာကိုသောတပတိမြတ်ကအမြဲတမ်းပယ်တတ်လိုက်ပြီ။ဒါကြောင့်သောတပန်ဆက်ရှိတဲ့အရိယာပုဂ္ဂိုလ်တွေကသူတို့ဘာရဲ့အသက်ကိုတတ်ခြင်းနဲ့စိတ်ပေါ်ကိုမပေါ်တော့ဘူး။သူတို့ဘာရဲ့အသက်တက်ခြင်းမှအရိယပုဂ္ဂိုလ်တွေရှောင်ခြင်းလဲဆိုတာတက်ခြင်းနဲ့စိတ်ပေါ်ရတဲ့နဲ့မသိမှဘူးလေမတော်ပါဘူးလေတက်လို့တော့မကောင်းပါဘူးလေသူများပြောကြဆင်းနေပါလိမ့်မယ်လေတဏှာပါတယ်လေစသည်အားဖြင့်အမျိုးမျိုးဆင်းရဲနှလုံးသွင်းပြီးတော့ရှောင်ရတာမဟုတ်တော့ဘူးတက်ခြင်းနဲ့စိတ်ပေါ်ကိုမလာလို့ရှောင်ခြင်းပြီးသားဖြစ်သွားတာနော်မကောင်းဘူးလားကောင်းတယ်ဒီအနာပြတဲ့မှကျတော့ဘယ်လိုရှောင်ရတယ်အော်သူများတက်တဲ့အသက်တူလေးမဟဲ့အနာရောဂါကြီးများလေးမဟဲ့ဒီလိုဆင်းရဲပြီးတော့ရှောင်ရတာမဟုတ်ဘူးလားဟုတ်တယ်အရင်ကပုဂ္ဂိုလ်တွေကလည်းအဲ့လိုဆင်းရဲရကုန်လို့တက်ခြင်းနဲ့စိတ်ပေါ်ကူမလာတော့လို့လုံလုံလုံပြီးသားဖြစ်သွားတာစိတ်ကိုအေးချမ်းတာပဲစိတ်ကိုတက်တာတာပါပဲအဲ့လိုဖြစ်အောင်ကတော့ဒေယနာသေးတယ်များဝိပဿနာလို့အားထုတ်ကြရမှာပါပဲနော်ဝိပဿနာလို့အားထုတ်မှအားထုတ်နေရတော့ဓမ္မတရားဆရာတော်များဟောကြားပြီးတဲ့ဆီလူဦးဇင်းကအထူးမပြောတော့ပစ္စုပန်ဖြစ်စေရုပ်အာယုဏ်နာအာယုဏ်လေးတွေကိုဖြစ်တိုင်းဖြစ်တိုင်းရှုမှတ်နေတဲ့ပုဂ္ဂိုလ်ကအမြဲတမ်းတတိရှိနေတယ်တတိအားကောင်းနေတယ်တတိအားကောင်းနေတော့ချင်းရဲ့ချင်းတဲ့စိတ်ပေါ်လာတဲ့ဆိုင်ကိုပဲ။ဟောချင်းရဲ့ချင်းတဲ့စိတ်လေးပေါ်လာပါလားဆိုတာတန်းပြီးတော့မပြီးဘူးလား တိတယ်တိတယ်နဲ့အဲ့ဒီစိတ်ကလေးကိုနာနာဆိုပြီးတော့ရှုမယ်ပေါ့ဒါမှမဟုတ်ရချင်တဲ့စိတ်ကလေးပြတ်သွားတဲ့သဘောလေးကိုမြင်အောင်ရှုမယ်ပေါ့နော်အဲ့တော့ချင်ရချင်တဲ့စိတ်ကလေးပေါ်လာတယ်နဲ့တန်းပြီးတော့ပြီးလိုက်တဲ့ဆင်ဟောဒီစိတ်ကြီးကမကောင်းပါလားဆိုတော့လည်းတန်းပြီးတော့မရချစ်တော့ဘူးမကောင်းမှန်လားလို့သိရတဲ့နဲ့ရိုက်ချင်တဲ့စိတ်ပေါ်နေထောင်နန်းနန်းနန်းနန်းတုံးလို့ယုံနေဖြစ်တဲ့ယုံနေဖြစ်တဲ့စသည်အချင်းဒါမှမဟုတ်ရိုက်ချင်နေရိုက်ချင်နေစသည်အချင်းအရှိကိုအရှိတိုင်းရှုမှတ်သွားမယ်ဆိုရင်ရှုရင်းရှုရင်းနဲ့ရိုက်ချင်တဲ့စိတ်ရိုက်ချင်တဲ့စေတနာရိုက်ချင်တဲ့ကိလေသာလေးရဲ့ဖြစ်ပြီးဖြစ်ပြီးဖြစ်ပြီးဖြစ်ပြီးနဲ့ဖြစ်ပြနေတာမျိုးရိုက်ဖြစ်ပါအောင်မလားမရိုက်ဖြစ်တော့ဘူးအရိယာမင်းနဲ့ပင်နဲ့ဆင့်ပြီးမရောက်တော့မှဝိပဿနာတတိအားကောင်းလို့ပင်နိုင်တယ်ဆိုရင်လေပုထုဇဉ်အနေနဲ့တော့ဒါအရှင်းမြင့်တယ်လို့ပဲပြောရမှာပေါ့နော်အဲ့ဒီကြံဝိပဿနာအားထုတ်ရမှာပါပဲ။သောတာပန်ပုဂ္ဂိုလ်ကသူတည့်တက်ခြင်းနဲ့ကိလေသာပယ်လိုက်တယ်ဆိုတာကလည်းဝိပဿနာအားထုတ်လို့ပင်နိုင်တာပါ။ဒါကြောင့်ပါဏာတိပါဒဆိုတာလည်းပို့ဖို့မတွေ့နဲ့ဝိပဿနာအားထုတ်မှမက်ဖို့ရမှအမြင့်တက်ပယ်နိုင်တဲ့တရားတော့။ဒါကြောင့်အရေးကြီးပါတယ်။အဲ့တော့အရိယပုဂ္ဂိုလ်တွေကတော့မက်နဲ့ပယ်တာဒါကိုသမုတ်ဆေတာဝိရတိလို့ခေါ်ပါတယ်ပါဠိလိုတော့နော်။သမုတ်ဆေတာဆိုတာအမြင့်ဖြတ်တာဝိရတိကရှောင်ကျဉ်တာ။ကိလေသာတန်ကြောင်စေတနာကိုတန်ကြောင်ကိလေသာကိုအမြဲဖြတ်ပြီးတော့ရှောင်ကျဉ်ခြင်းလို့ဆိုလိုပါတယ်။ဥဒ္ဒဇဉ်တို့ရဲ့ရှောင်ကျဉ်ခြင်းကတော့နှစ်မျိုးရှိတယ်။သမာဓာနာဝိရတိ၊သမ္ပတ္တဝိရတိ။သမာဓာနာဆိုတာစောင့်တည်တာပါပဲ။စောင့်တည်ပြီးသူသွားတက်တဲ့ချင်းမှရှောင်ကျဉ်ပါမယ်။ရှောင်ကျဉ်ပါမယ်ဖရာ။ရှောင်ကျဉ်ပါဤစသည်ဖြင့်စောင့်တည်ထားပြီးစောင့်တည်ထားတဲ့အတွက်ကြောင့်ရှောင်ကျဉ်တာ။ဟောငါသူတစ်ပါးတည်းမတက်ဘူးလို့စောင့်တည်ထားတယ်။ဘယ်လိုမဖြစ်ဘူးဆိုပြီးတော့ကိုစောင့်တည်ထားတဲ့ဒီလာဒိဋ္ဌာဘုံကြီးကိုပြန်တတိယပြီးတော့ရှောင်ကျင်တာကိုတော့ဘာလို့ခေါ်လဲ။ဒီပြောရင်းနဲ့ကိုမင်းနေဘာလို့ခေါ်တော့။သမာဓနာဝိရတိဆောက်တည်ပြီးရှောင်ကျင်ပေါ့နော်။အဲ့ဒါဆောက်တည်ပြီးတော့ရှောင်နေဆိုတော့ရှောင်နေဆိုကြတဲ့ကရှောင်ကျင်အာယုံနဲ့ဓာတ်ရိုက်တွေမှာရှောင်လို့ရတာပါနော်။အခုဆိုတော့ခုတရားနာဗိဒ္ဓများလည်းပဲပါဏတိပါဒမရှောင်ကျင်မယ်ဆိုတဲ့ဒိဋ္ဌာဘုံဆောက်တည်မထားဘူးလား။အခုတော့လည်းတတ်စီရတရဝါကိုနာရှိလားမရှိဘူးကိုနာမှာတတ်စီရအာယုံမရှိလို့မတတ်ဖဲနေတာကြတော့ရှောင်းနေလို့ခေါ်လို့ရပါမလားရှောင်းနေဆိုတာတတ်စီရတွေ့ရတာနဲ့မတတ်မှရှောင်းနေလို့ခေါ်တာဒီကသမာဓိနဲ့ဝိတ္တိဆောက်တည်ပြီးတော့ရှောင်းနေဆိုတာကတတ်စီရအာယုံနဲ့မတွေ့သေးရင်တော့ဝိတ္တိမဖြစ်သေးဘူးသမာဓိနဲ့စေဒနာလို့ခေါ်တဲ့ဆောက်တည်တဲ့စေဒနာတော့ဖြစ်တယ်သောတိပိတဲ့ခြင်းကစပြီးတော့ငါဒီနာတ္တမတ္တဘူဒီနာတ္တမတ္တဘူပညာတ္တမတ္တဘူဆိုတဲ့တိခါပုလေးငါသောတိထားတယ်နဲ့ဒီလိုလေးတတိယပြီးတော့စေတနာတွေတိုးတိုးနေတာကတော့သမာဓိနာစေတနာလို့ခေါ်ပါတယ်။အဲဒီမှာသတ်ဖြေအာယုနဲ့တွေ့ပြီဆိုတော့မှဆောပါတဲ့ချင်ရဖို့အာယုနဲ့ကျုံလိုက်ပြီဆိုတော့ငါတိုးတဲ့မတ္တဘူလို့သောတိထားတယ်။မနေ့တုန်းကဖေယမှာသောတိထားတယ်၊ဘုန်းကြီးစီမှာသောတိထားတယ်။ဘယ်လိုမှဖြစ်ပါဘူးလို့ဆိုပြီးတော့အဲဒီလိုသတ်ဖြေအာယုနဲ့တက်တင်းတိုးလို့ရှောင်လိုက်ပြီဆိုတော့မှဝိရတိဖြစ်သွားတယ်။ရှောင်တာကလည်းသောတိထားလို့ရှောင်တာသောက်တည်ထားပြီးတော့ရှောင်တာမို့လို့သမာဓိနာဝိရတိလို့ခေါ်ပါတယ်။ဒါဒီညမှာပြောမယ်ဆိုရင်လည်းကိုယ်ပါသာကိုဘုရားရှိခိုးသောက်တည်လိုက်လေရတာပဲ။ကိုယ်ပါသာကိုအဲ့ရဘုံမှာခေါင်းအောင်မောသောက်တည်လိုက်လေခေါင်းစီမှာသောက်တည်လိုက်လေရတာပဲနော်။တချို့ခေါင်းအောင်မှာပဲသောက်တည်တာမလား။ညအီကြီးဆိုတော့မှလေ။နော်ခေါင်းစီကနေတီလာယူလိုက်လေရတာပါပဲ။တိလာကတိလာသေးတယ်တိလာယူတယ်လောကဝဟာရအရသာပြောရတာဘယ်သူမှလည်းတိလာသေးလို့မရဘူးဘယ်သူမှလည်းတိလာယူလို့မရပါဘူးဥစဉ်ကတိလာသေးတယ်ဆိုရင်ဥစဉ်မှရှိတဲ့တိလာပေးရတာမဟုတ်ဘူးအဲ့လိုအပေးနိုင်ရင်ကုန်ရကြည့်ရဲ့နော်တရားနာပြီးတဲ့နောက်၅ပါးတိလာပေးလိုက်တယ်ဆိုတော့ဥစဉ်တော့ဘုန်းကြီးတိလာက220ဆုံးရှိတာနှစ်နှစ်ခွန်ရှိတာပေါ့အဲ့ဒီနှစ်နှစ်ခွန်က၅ပေးလိုက်တော့ဘာကြံလို့ကဲနှစ်နှစ်နှစ်ပဲကြံတော့မှာပေါ့အဲ့တော့သူများ၅ပါးတိလာပေးလို့ဖြစ်ပါမလားမဖြစ်ဘူးနော်တရားအရသာပြောတာအဲ့ဒါတရားနာပြီလည်းကဒီလိုက်ဒီဘုန်းကြီးကြီးငါးပါးတော့ကြီးလည်းဟိုဘုန်းကြီးကြီးငါးပါး10ပါးမဖြစ်တော့ဘူးလားဖြစ်သွားမှာနော်ဟိုဘုန်းကြီးကြီးငါးပါးဒီဘုန်းကြီးကြီးငါးပါးဖခင်ကြီးငါးပါး15ပါးဟိုဒီလိုက်ရှင်ကြီးငါးပါးထပ်ယူအပါ20အဖေကြီးငါးပါးထပ်ယူ25စသည်ဖြင့်အများကြီးဖြစ်ကုန်ပါစကားအရသာဒီလိုက်ပြီးဒီလိုက်ပြီးပြောတာတကယ်တော့ဘယ်တော့မှလည်းပြီးလို့မရဘူးဘယ်တော့မှလည်းယူလို့မရဘူးဒီလိုက်ယူတယ်ဆိုတာအမှန်ကတော့ဂတိပေးတာပါပဲနော်ဖခင်စီမှာဒီလိုက်ရတဲ့ပြန်ဖခင်ကိုဂတိပေးတာတပြီးတော့သူများတဲ့မတတ်ဘူးဆိုတာကိုအရှင်ဖျားကိုဂတိပေးပါတယ်။ဘုန်းကြီးစီမှာတိလာသွားရတဲ့ဆင်းနဲ့တပည့်တော်သူတို့ကအဲ့မတတ်ဘူးဆိုတာကိုအရှင်ဖျားကိုဂတိပေးပါတယ်ဆိုပြီးတော့ဂတိလာပေးတာပါ။နော်။ဒါကြတော့တိလာပေးတယ်ဆိုတော့ဘုန်းကြီးကပေးတာမဟုတ်လူကပေးရတာနော်။တိလာဆောက်ပြီးမယ်ဒီပါဏတိပါဒမှာရှောင်ကျင်တဲ့တိလာကြီးကိုလွန်ရောတပည့်တော်စောင့်ထိန်ပါမယ်ဖျားဆိုပြီးတော့ဘုန်းကြီးကိုဂတိပေးတာမဟုတ်လို့တိလာဘယ်သူကပေးတာတော့လူကပေးတာနော်။အခုတရားနာပေးတဲ့အညာကြီးဆိုတော့ဦးဇင်းတို့တော်တော်ရပြီ။ဆန်ကြတာပဲနော်။အဲ့ဒါကိုမနာကိုခေါင်းကြီးရယူတာနဲ့ဘုံကြီးကြီးရယူတာနဲ့ဘာကွာတော့ ကောင်းအောင်စီရယူတဲ့ခါကျတော့ကိုယ့်ဘာသာကိုချိုးချင်လဲချိုးလိုက်မှာပေါ့ဖျက်ခနဲ့ဆိုလဲချလိုက်မှာပဲဖျက်ခနဲ့ဆိုလဲတွေ့လိုက်မှာပဲပေါ့ဘုန်းကြီးစီရယူထားတော့ကျတော့အော်ငါဘုန်းကြီးစီရယူထားပါတယ်လေဘုန်းကြီးလူလူချင်းလိန်နာအားများလို့ဘုန်းကြီးတက်လိန်တယ်လို့ဖြစ်နေလိမ့်မယ်ဟောအဲ့ဒီလိုလိန်နှလုံးသားတော့မရှောင်ကြည့်ဘူးလားရှောင်ဖြစ်တယ်ဒါကြောင့်တချို့ကလည်းသံဃာကပ်ပြီးကြတာကိုတိရစွာဘုန်းကြီးတော်ယူမှာဖို့ပါကကိုယ်ရင်ကိုယ်ရှင်ရတာပဲဘုန်းကြီးတော်သွားနေကြမလို့ပါဘူးဆိုပြီးတော့တရားတရားမရှိတာနဲ့ပဲဉာဏ်လူလူပညာလူနဲ့လက်ပတ်ပြီးတော့ဘုန်းကြီးတော်မသွားတဲ့လူတွေမရှိဘူးလားရှိတယ်အိမ်မှာခေါင်းထိတဲ့ယူတာနဲ့ဒီလိုဤစီမှာသွားယူတာနဲ့မတူပါဘူးနော်ဘုန်းကြီးစီမှာယူတော့ဘုန်းကြီးကိုလေးစားတဲ့စိတ်ကလေးနဲ့ကိုယ်တိုင်ကိုစောင့်ထိုင်းဖြစ်တယ်ပေါ့ဘုန်းကြီးစီကဒီလားငွေတက်ကလေးလည်းထိုက်ဖြောက်တော့ရရှိမယ်ပေါ့နော်အိမ်မှာနေပြီးဒီလားယူတာနဲ့ဘုန်းကြီးကြောင့်ဒီလားသွားယူတာနဲ့ဘယ်တူမလဲအခုဆိုတော့ဥပုပ်ဒီလားဆိုလဲကိုယ့်အိမ်မှာယူလို့မဖြစ်ဘူးလားကဲတီဗီမှာယူလို့မဖြစ်ဘူးလားမင်းက9နာရီကြာတော့တီဗီစီမှာစီတော့ကိုယ်သိမ့်မလေးစားဘူးလေနော်တီဗီကလည်းယူမကြည့်ဘူးဆိုပြီးတော့အဲ့ဘုန်းကြီးကျောင်းသွားတယ်ဆိုတော့အိမ်မှာ PVC ရရင်ဒီလားတစ်ခုပဲရမှာပေါ့ဘုန်းကြီးကျောင်းသွားတော့လူစားတန်းရာတိနဲ့တော့ဒါနာကုသိုလ်လေးဖြစ်သွားတယ်ကျောင်းမှာငယ်လေးလှုပ်ပါလေးလှုပ်ဒီနေ့ဒီလေးဝေယဝုစာလို့တော့ဝေယဝုစာကုသိုလ်လေးရသွားတယ်ချင်းချင်းတရားဆွေးနွေးတော့ကိုသိထားတဲ့တရားလေးပြောကြတော့တရားဟောရတယ်ဓမ္မဒေသနာကုသိုလ်ရတယ်အခုလို့သူတစ်ပါးဟောတဲ့တရားနာကိုဓမ္မမင်းကြီးချင်းချင်းပြောကြတာနားထောင်တော့ဓမ္မတဝနာကုသိုလ်တွေလည်းမတူဘူးလားသီလတစ်ခုကိုဥတည်ပြီးသွားလိုက်ပြီမဲ့သီလတွေမကဘဲနဲ့တခြားကုသိုလ်တွေပါတိုးသွားတယ်နော်ဒါကြောင့်ဘယ်မှာသောက်တည်သောက်တည်ရတယ်ဆိုရင်ဘုန်းကြီးသွားဘုန်းကြီးကျောင်းသွားပြီးဘုန်းကြီးစီသောက်တည်တာနဲ့တော့မတူပါဘူးအဲ့တော့တခါတော့ငါတခါကြီးတယောက်ရှိတယ်သူကဘုန်းကြီးတစ်ပါးစီမှာသီလသောက်တည်ပြီးတော့လဲထွန်းနေတယ်လဲထွန်းပြီးတော့ထွန်းလုံးတွေပါတယ်ဖြုတ်နွားတွေပါတယ်ဖြုတ်ပြီးတော့နွားတွေညက်ကလေးတွေပါလေးစားအောင်ခဏလွတ်ထိုင်အဲ့ဒါနွားတွေကလည်းဥတည်ရရှောက်လိုက်တော့နွားတွေပျောက်တယ်ရောကြောက်တော့နွားကြောက်ရှာဦးမယ်ဆိုပြီးတော့တောင်ပေါ်တက်ပြီးတော့လိုက်ရှာတယ်။ရှာရင်းနဲ့တနည်းအားဖြင့်သဘကြီးငွေကသူ့ကိုပတ်ထားလိုက်တယ်။ဆန့်ပြီးတော့ညိုတော့မလို့လုပ်နေပြီပေါ့နော်။အဲ့ဒီမှာသူကသူ့မှာပါလာတဲ့ထင်းကုတ်တဲ့ဓာတ်နဲ့ဒီသဘကြီးငွေကောင်းဖြတ်ပြီးတော့တတ်မလို့သူကယူရလိုက်တယ်။သူကတတ်ဖို့ယူလိုက်သဘကြီးငွေကထပ်ပြီးတော့တင်းတင်းလေးရစ်တိုင်းနဲ့သူ့မှာတင်းသွားကြတာ။အော်ဘုန်းကြီးကြီးကဒီလိုက်ယူထားတာမတတ်ပါဘူးလေ။အဲ့လိုလေသိကြတာသူမူလေးလည်းနည်းနည်းရောသွားပြန်လိုက်ပေါ့လေ။တတ်မယ်လို့လိုက်တင်းသွားပြန်လိုက်နဲ့ပေါ့။အဲ့ဒါ၃ချိန်တိုင်းတိုင်းနဲ့တတ်ရင်တတ်မယ်တတ်မယ်တဲ့စိတ်ပေါ့။နောက်မှအော်ဘုန်းကြီးဒီဒီလိုက်ယူထားပါတယ်လေ။ဘုန်းကြီးတက်လင်းတယ်လို့စိတ်နေနေမတော်ပါဘူးလေဆိုပြီးတော့နောက်ဆုံး၃ချိန်နောက်ပြန်စီပြီးတဲ့အခါကျတော့ကဲဒီသာလက်ထက်ရှိနေတော့ငါတတ်ချင်တဲ့စိတ်ပေါ်နေဦးမှာပဲဆိုပြီးတော့ဓာတ်ကိုခပ်ဝေးဝေးအားကုန်ရှွတ်ပြန်လိုက်တယ်။ဒါလည်းရှွင့်ပြန်လိုက်ရသူတတ်လို့ရသေးလား။ငါရောဇဝကြီးမင်းညုံမဲ့ဆိုသူခံရတော့မှာပဲနော်။ကဲအသက်သာသေးခြင်းသေးပါစေတော့ဘုန်းကြီးစီဆောက်တည်ထားတဲ့ဒီလာတော့အပြည့်စည်မခံတော့ဘူးဆိုပြီးတော့ဆုံးဖြတ်လိုက်ပါတယ်။ဒါလည်းရှင်းပြလိုက်ရောဇဝကြီးမင်းကလည်းသူ့အခွေလေးချီပြီးတော့တောထဲကိုရှောကနေတောထဲကိုရှောကနေထွက်သွားပါတယ်။ဒီလာတကူပေါ့နော်။အဲ့ဒီတကကြီးရှောင်ကျင်တာဘာလဲဘာဝိရတိလဲဆိုရင်တမာဒါနာဝိရတိဆောက်တည်ထားလို့ရှောင်တာနော်။အဲ့ဒါဒီမှာဘုန်းကြီးကြီးကယူထားလို့လည်းသူဆောက်ရှောင်ကျင်ဖြစ်သွားတာတကယ်လို့လားအိမ်မှာမိန်းမဆီယူရင်ရှောင်ကျင်ဖြစ်ပါမလား။တိရကတော့မိန်းမဆီယူလေယူလို့ရတာပဲနော်။လူတွေထင်တာကတိရဆိုတာဘုန်းကြီးကြီးယူရတဲ့ထင်တာမဟုတ်ဘူး။လူလူချင်းယူလေရတာပဲ။တာသမီးကမိဘဆီယူလေရတယ်။ကိုယ့်ထဲအသက်ကြီးတဲ့အကူလေးမှတစ်ချီယူလေရတာပဲ။ကိုယ့်ထဲငယ်ငယ်ပေါ့လေတိရရှိတဲ့လူချင်းယူမယ်ဆိုရတာပါပဲနော်။ဒါပေမဲ့ဆိုခုနပြောပြီးပြီပဲတိရဆိုတာပြီးလို့မှမရတာ။ဒီလိုက်ယူတယ်ဆိုတာမှန်ကတော့သူ့ကိုတက်တည်ထားပြီးတော့ဂတိပေးတာပါပဲနော်။ငါသူ့တက်ကရှောင်မင်းဆိုတာကိုမင်းကိုတက်တည်ထားပါတယ်ကွာဆိုပြီးတော့သူ့ကိုဘေးကလူကိုဒီလိုက်ယူတဲ့ပုဂ္ဂိုလ်ဒီလိုက်ပေးတဲ့ပုဂ္ဂိုလ်ကိုစာရုံးမှာလက်မှတ်ထိုးခိုင်းတဲ့သဘောပါပဲနော်။တက်တည်ကလက်မှတ်ထိုးခိုင်းတဲ့သဘောပါပဲ။ဒါကသမာဒါနဝိရတိ။နောက်ဆုံးဝိရတိတစ်ခုကသံပတ္တဝိရတိ။သူ့တက်တက်ချင်းမှရှောင်ရင်မှမယ်လို့တခုကဆောက်တည်ပြီးတော့မထားဘူး။ဒါပေမဲ့တက်စရာအာရုံနဲ့ပြင်းပြင်းကြုံတွေ့လာတဲ့အခါမှာမတက်ဖဲနဲ့ရှောင်ကျင်လိုက်တယ်။သူ့ရဲ့တက်ချင်းကြောင့်ရလာမဲ့အစ်တွေကိုချင်းချင်းမိလိုပဲဖြစ်ဖြစ်ဒါမှမဟုတ်တစ်ဖက်သားအပေါ်မှာသနာကျင်လာတဲ့ကရုဏာစိတ်ရှိလိုပဲဖြစ်ဖြစ်ပေါ့လေ။မတက်ဖြစ်ဖဲနဲ့ရှောင်ကျင်လိုက်တယ်။အဲ့ဒါကိုကြတော့စောက်တိမထားဘဲနဲ့တက်ပင်တွေမှာရှောင်လာမှုလို့သံပတ္တဝိရတိလို့ခေါ်ပါတယ်။ဒါလေခုနဇဘကြီးမျိုးကိုမတက်ဖြစ်တဲ့တကားကြီးသောက်တည်ပြီးတဲ့အချိန်ကနေစပြီးတော့ဇဗကြီးမျိုးကိုမတတ်တော့ပါဘူးဆိုပြီးတော့ဒါဆွတ်လိုက်တဲ့အချိန်အထိမှာတမာဒါနဝိရတိမဖြစ်သေးဘူး။ဘာသူရှောင်မှမရှောင်မှပြီးတာဘူးနော်။ဒါပေမဲ့ဘာတွေကဖြစ်နေလဲဆိုရင်တမာဒါနစေတနာတွေတော့ဖြစ်နေတယ်။တတိယလည်းတဲ့တတိယလည်းကိုယ်ဆောက်တည်ခဲ့တဲ့တတိယတိုင်းစေတနာတွေထပ်တည်းလည်းတိုးပါနေတာပေါ့နော်။အဲဇဗကြီးမျိုးမတတ်တော့ဘူးဆိုပြီးဆွတ်လိုက်တော့မှအ အဲ့ဒီကမှဝိရဒီဆိုတာဖြစ်သွားပါလေ။ဒါတော့ဆောက်တူပြီးရှောင်လဲရှောင်မှကုလို့ရမှာပဲ။တက်တင်းတူပြီးရှောင်လဲတူတာရှောင်မှကုလို့ရမှာပဲ။ဘာထူးလဲလို့တော့စဉ်းစားကြရရှိတာပေါ့။ဘယ်သူငယ်ခုနကပြောခဲ့ကြည့်ပြီးဆောက်တည်ထားတဲ့ပုဂ္ဂိုလ်ကတော့တက်တင်းတူမှရှောင်မှဝိရဒီဖြစ်တယ်ဆိုပေမဲ့မရှောင်ရသေးခင်တက်တင်းမတွေ့သေးခင်မှလည်းကုသိုလ်စေတနာတွေဖြစ်မနေဘူးလား။ဖြစ်နေတယ်တတိယတိုင်းဖြစ်နေတယ်အဲ့တချို့ငါးပါးပြတာတွေမြင်ဗုဒ္ဓဘာသာမဟုတ်လို့ပဲဖြစ်ဖြစ်ပေါ့လေဗုဒ္ဓဘာသာဟုတ်ရတဲ့နဲ့လည်းမိလို့ပေါ်ဆန်နေလို့ပဲဖြစ်ဖြစ်ငါးပါးတွေလည်းမထောက်တည်သေးတဲ့လူတွေရှိတာပဲဒါပေမဲ့လို့တတ်စရာအရင်းတွေကမတတ်နိုင်ချောင်းလိုက်ကြတယ်သူတော်ကောင်းတွေရှိတဲ့ပုဂ္ဂိုလ်တွေဆိုတော့ဒါပေမဲ့ကုသိုလ်ရခြင်းမတူဘူးဆောက်တည်ထားပြီးရှောင်တဲ့ပုဂ္ဂိုလ်ကကြတော့မရှောင်ခင်မှာလည်းကုသိုလ်စေတနာတွေထပ်တလဲတူရပါတယ်ဆောက်တည်ထားတဲ့စေတနာကလည်းပက်လင်းတွေ့တဲ့အခါမှာရှောင်ခြင်းဖြစ်ဖို့အတွက်တွန်းအားပေးပြီးသားလည်းဖြစ်ပါတယ်နော်ရှောင်မယ်ရှောင်မယ်ရှောင်မယ်ဆက်ဒီစိတ်ကြီးထပ်တလဲလဲဖြစ်နေတော့တကယ်တည်းနေတဲ့ခါမှာရှောင်ကျင်တဲ့စိတ်အားကောင်းသွားတာပေါ့ရှောက်ပြီးမထားတဲ့ပုဂ္ဂိုလ်ကြတော့ရှောင်ပြီးခြင်းနဲ့ရှောင်ပြင်းနေမရှောင်ပြီးခြင်းနဲ့မရှောင်ပြင်းဘူးမသိကြဘူးပေါ့လေနော်ဒါကြောင့်မနေ့အိယထာမျက်နှာတက်ပြီးပြီးဆိုတာနဲ့နေတိုင်းငါးပါးသီလရှောက်ပြီးခြင်းအောင်ရှောက်ကြည့်ကြနော်ဟိုငါသတ်မှတ်မှတော့ရှောက်ပြီးနေတော့လုံပြီးတာဒီလိုမလုံးနဲ့အပြစ်ပြန်ရှောက်တည်အောင်မနေ့ရက်ကမြန်မာပြည်ကနေဆောက်ပြီးဆောက်ပြီးပြီးတော့လည်းပြန်စဉ်းစားနားလိုက်ရုံကဆောက်တည်ထားတဲ့ဆင်း6နှစ်နဲ့ပြန်စဉ်းစားငါသူ့သက်မီးသလားအမဒမီဩဟန်ကြလေတဲ့တဏှာဤလုံးလုံးကသူ့အတွက်တိုက်ချင်းမှရှောင်ကျင်ပြီးတာဖြစ်နေပြီဒီလိုတတိယလည်းတန်တတိယလည်းတန်ကုသိုလ်စေတနာတွေမတွန်းဘူးလားတွန်းတယ်ဆရာသာသာနဲ့ကြုံလို့ဒီလိုဆောက်တည်ပြီးတော့ရှမ်းရတဲ့အလို့ရှိတယ်ဆိုတော့ကိုကသိနေမှတော့ဘာလို့မျက်နှာလွှဲနေမလဲတက်ပြင်းတွေ့တော့ရှောင်တဲ့ခါလဲရှောင်ပေါ့ဆောက်တည်ပြီးတော့လဲရှောင်ပေါ့ဒါကြောင့်တစ်ခေါက်ပြန်ဆိုလိုက်ခုနဆံဖို့ပါတဲ့တယ်နေကုန်ပြီဆက်လိုက်ညံလှအောင်ပါလားကဲဆိုလိုက်ပါပါတဲ့နဲ့မချင်းသေးခွာသောတိကရှောင်ပါပက်ပင်တွင်သုံးပါဆိုလိုက်အဲ့တော့သူ့တက်ချင်းမှရှောင်တာနီးသုံးနီးရှိပါတယ်တဲ့အဲ့တော့အများနားလည်လေလို့ပြောလေခုနတကယ်ကြောက်လို့ဆိုရင်ဟိုသူ့တမကပဲနေပြီးရောပေါ့ဆိုတော့အခုပြောပြနေမပြီးဘူးလားတရားကတဏှာနဲ့ထိုးကနေပြီနော်ဒါပေမဲ့ပြီးတော့မရပါဘူးတိတ်ခွေနောက်တစ်ခွေပြင်သာထားကြပြီတော့အဲ့တော့ဟိုဟောပြရှိတာစိတ်ကူးထားတာစိတ်ကူးထားတာကတော့အများကြီးပေါ့လေနည်းနည်းလေးတော့ဟောလိုက်ပါအောင်မယ်တခြားနေနုံးကိုဆက်တငန်းငန်းဖြစ်နေမှာနော်အမှန်ကတော့ပြီးခြင်းနဲ့ဆိုပြီးချလိုက်လို့ရပါတယ်ဒါမှလည်းမြတ်စွာဘုရားရဲ့သူ့အသက်နှစ်ချင်းမှာရှောင်ကျင်တဲ့အကြောင်းကိုခေါ်ထားတာဒီကအမတန်ကိုအနှစ်သာရပြေဝါဒါကြောင့်လူတွေတရားနာလိမ့်တဲ့အကုန်လုံးပေါ့လေပါဠိစာတွေကိုကျွမ်းကျင်စေခြင်းလိုက်တာကျွမ်းကျင်လို့များဘုရားဟောထားတဲ့ပါဠိလေးအခုပါဏာတိပါဒဆိုတာခလျာစာပြီးတဲ့သိက္ခာပုဒ်ပဲဒီသိက္ခာပုဒ်လေးကိုပါဠိလိုခေါ်ထားတာလေးရွတ်လဲရတဲ့ဆင်ကိုအရသာရှိလွန်းလို့ကောင်းလွန်းလို့ပါဏာတိပါဒံပဟာယပါဏတိပါဒပတိဝိရတောဟောတိဒါကတော့လူတိုင်းသိတယ်ပါဏတိပါဒကိုပယ်စွန့်ပါဏတိပါဒကိုရှောင်ကျင်နေဒါကအလုံးသိတဲ့အဓိပ္ပာယ်ဆက်ပြီးတော့မြတ်စွာဘုရားဟောတာကနိဟိတဒံတော်နိဟိတသတ္ထောတဲ့နိဟိတဒံတော်တုတ်ရဲချထားလိုက်တဲ့နိဟိတသတ္ထောဒုမ္မတဘာတခြားဓာဆရဲ့လက်ငယ်ကြီးလည်းချထားလိုက်တဲ့ဒါမှသူ့တသချင်းမှရှောင်ကျင်နေပါဏတိပါဒဝိရတိသီလဟာဆင့်မြင့်သွားပါလေတဲ့အရှင်စင်ကြေတော့ပါလေတဲ့သူတစ်ပါးကိုတတ်တော့မတတ်သေးဘူးဒါပေမဲ့တွေ့လို့ရှိရင်တော့ဆောင်းမယ်ဆိုပြီးတော့လက်ထက်ဒုံဆောင်ထားတဲ့ဆိုရင်မတတ်သေးပေမဲ့ဘာဖြစ်နေကြလဲပါဏတိပါဒဖြစ်တော့မဖြစ်ဘူးပေါ့လေဒါပေမဲ့ပါဏတိပါဒကိုရှင်းရှင်းနေတဲ့အတွက်ကြောင့်စေတနာကတော့စင်ကြေရဲ့လားမစင်ကြေဘူးသူတော်ကောင်းစိတ်စံချိန်မမီဘူးလို့ပြောအောင်ပါပေါ့နော်ခရီးတစ်ခုသွားတဲ့ဒုံဆောင်တဲ့မွေတွေ့ကြတော့ခေါင်းရိုက်ချလိုက်မယ်ဆိုရင်အဲ့ဒီဒုံဆောင်ထားတဲ့အချိန်မှာရောကုသိုလ်ဖြစ်မလားအကုသိုလ်ဖြစ်မလားညဆောင်လက်ချင်းကအဲ့ဒီအောင်ဖြစ်အောင်ရှောင်ကျင်စေချင်တာပါဒုံသားဆတဲ့လက်နဲ့တွေကိုလည်းချထားလိုက်ပါတဲ့ဒုံသားတွေဆောင်တက်ဖို့ဆိုတဲ့ရည်ရွယ်နဲ့ဆောင်တာပြောတာပါနော်ဟိုရိုးရိုးမှအသက်ကြီးတဲ့လူတွေတုံတုံချီချီနဲ့တန်ဝေးထောက်ထောက်ပြီးတော့သွားရတာတန်ဝေးဆောင်ထားရုံနဲ့ဗန္ဓတိပါဒဆက်ကွင်းနဲ့မရောက်ပါဘူးနော်တက်ဖို့ဆိုတဲ့ရည်ရွယ်နဲ့ဒုံဆောင်ထားလို့ရှိရင်နော်ဒါဗန္ဓတိပါဒဆက်ကွင်းနဲ့ဝင်သွားမှာပဲလက်သေးညက်တဲ့ဓာတ်လိုလက်သေးသေးတဲ့ကက်ကြီးလိုပါလို့လည်းဆောင်မထားရဘူးလားအိမ်မှာအသားတွေငါးကြီးခုတ်ဖို့ဓာတ်တွေလည်းရွယ်စားမျိုးစုံဆောင်မထားရဘူးလားဓာတ်မျိုးစုံကက်ကြီးမျိုးစုံဆောင်ထားရတယ်ဒါပေမဲ့တက်ဖို့ရွယ်ချက်နဲ့ဟုတ်ရဲ့လားတက်ဖို့ရွယ်ချက်နဲ့မဟုတ်ဘူးဆိုတော့အဲ့ဒီလိုဒုတ်တွေဓာတ်တွေလက်နဲ့တွေဆောင်ထားပြီးမဲ့လေ ပါဏာတိပါဒဆက်ကွင်းနဲ့ကိုမကြိုက်တော့ပါဘူး။တတ်မဲဆိုတဲ့ရည်ရွယ်ချက်နဲ့နေသေးတဲ့ဘာကျိုးဆိုပြီးတော့ဒါလေးတ냐냐နဲ့တွင်းနေတော့ဘယ်နဲ့တော့မတတ်သေးပေမဲ့ပါဏာတိပါဒဆက်ကွင်းနဲ့ရောက်နေပြီနော်။ဒါကြောင့်ပါဏာတိပါဒသိက္ခာပုဂ္ဂိုလ်အစဉ်မြင်မြင်ဆောက်တည်ခြင်းနဲ့ပုဂ္ဂိုလ်လုံခြုံခြင်းနဲ့ပုဂ္ဂိုလ်ဟာယုတ်တာဆတဲ့လက်နဲ့တည်းဆောင်းကထားပါနဲ့တဲ့ချထားလိုက်စမ်းပါတဲ့။လက်နဲ့နဲ့ဘာနဲ့လဲလှယ်ယူအောင်မှာတော့ကိုလက်နဲ့နဲ့ရင်းရင်းလဲလဲတယ်ဆိုတာလို့ပေါ့ဒီမှာလည်းပဲလက်နဲ့နဲ့ကရုဏာနဲ့လဲလဲရမှာပေါ့နော်လက်နဲ့ကိုချထားလိုက်ပြီးတော့ကရုဏာစိတ်လေးမွေးလိုက်မယ်ဆိုရင်ပြီးမသွားဘူးလားပြီးတော့ဒါမှသတ်ဖို့ဆိုရင်ရေချမ်းထားပဲနဲ့ဒုက္ခလေးအဟံသဘောကလေးဆောင်းတိုင်းတော့လည်းပြဿနာမရှိပါဘူးနော်ဟိုလမ်းသွားတယ်ဆိုလို့ရှိရင်မီးလေးထိုးဒုက္ခလေးကတောက်တောက်နဲ့ထားလိုက်လို့ရှိရင်မွေးရီကင်းပြီးအပန်ကျလို့ရှိရင်လည်းပြေးကြလိမ့်မယ်ဆိုပြီးတော့ပြေးပါစီဆိုတဲ့ရေချမ်းလေးနဲ့ဆိုရင်တော့လေဒါမှန်တာဒီပါတဲ့စက်ကွင်းနဲ့မရောက်ပါဘူးနော်တွေ့ရတဲ့ဥအောင်ချမယ်ဆိုပြီးတော့ဆောင်းသွားလို့ရှိရင်တော့ဆောင်းနေတော့မှလည်းအကုသိုလ်စေတနာတွေဖြစ်ပါတယ်ဦးဇင်းတို့ဟိုကြွားလာတော့မဟုတ်ပါဘူးလေတောင်ပေါ်မှာရံကမတခါကြီးတောက်ကထူထားလို့တစ်ခဲ6ခဲထိုးရတဲ့ဓာမီတစ်ချောင်းရှိနော်ဓာမီတည်းလည်းရှိတယ်ပေါ့လေအဲဓာမီကလည်းဟိုအာဒရနဲ့မိနေနေရမရှိတဲ့အခါမျိုးကျတော့အရာဝင်အရာထားကလေးတွေသုံးရတာကိုအပေါ်မှာသွားတဲ့အခါကလေးတွေသုံးရအဲ့ဒါဗီဒီယိုပဲဒီတိုင်းတင်ထားတာတချို့တရားကြီးကလာတဲ့အခါဓာမီအားရပါအကန့်ကြည့်ပြီးပြောတယ်ရှင်သန်ဓာမီရတော့လူသတ်လို့ရတယ်တဲ့နော်အရှင်သန်ဒီဓာမီဆောင်တာတော့ပူဇော်မလို့တခိုးရင်းလာချတာချတယ်ဒီဓာမီနဲ့အမှန်ကတော့ဟုတ်တယ်ဒါအဲ့ဒီဓာမီကလည်းအမေရိကန်ရဲတွေကန်တဲ့ဓာမီနော်လက်ကန်တဲ့ဘုံမျိုးနဲ့ကန်တဲ့ဓာမီပါကိုကလူသွေးတွေဘာတွေနဲ့တွေ့လို့ရှိရင်ရဲတွေကချအောင်ပါဘူးဒါကြောင့်ဒီလမ်းတွေဘာတွေပြဖို့ကောင်းတဲ့အတွက်လည်းပါတာပေါ့လေလမ်းကြီးပြဖို့တော့လေသူ့ဓာမီလေးနဲ့လမ်းပြပေးဖို့လည်းပါတယ်လူသွေးတစ်ခုမကောင်းတဲ့လူတွေတွေ့လို့ရှိရင်လည်းဒီဓာမီနဲ့ကောင်းပိတ်ရဲဖို့လည်းပါတာပဲဒါပေမဲ့ဥစဉ်ကောင်းမှဥစဉ်ကောင်းမှလည်း sorry ဥစဉ်ကြောင်းမှဒီဓာမီထားလိုက်ရင်လည်းဥစဉ်နဲ့ဗန္ဓတိပါဒဆက်ကွင်းရောက်ပါမလားဒီလမ်းချမ်းမဲ့တဲ့ရည်ရွယ်ချက်နဲ့ရှိရင်တော့ကြောင်းမှာပေါ့နော်ကိုယ့်အကူအလင်းတက်လွန်ကျင်လို့ဆောင်ထားတာဆိုရင်တော့လေဗန္ဓတိပါဒဆက်ကွင်းနဲ့ကိုမရောက်ပါဘူးဒါကြောင့်စေတနာပေါ်မူတည်ပါတယ်ညစွာတန်းချင်းကတော့တတ်ဖို့ဆိုတဲ့ရည်ရွယ်ချက်ညှင်းပေးဖို့ဆိုတဲ့ရည်ရွယ်ချက်နှိမ့်ဆက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒုက္ခစားတဲ့လက်နဲ့တွေကိုကိုယ်နဲ့မကွာဆောင်းမထားပါနဲ့ကိုယ်နဲ့မကွာဆိုတော့ကိုယ်နဲ့ကွာရင်တော့လေကိုယ်နဲ့ကွာပြီးတော့လည်းမဆောင်နဲ့ပေါ့လေတချို့အိမ်တွေမှာရှိနေတာခေါင်းရင်းမှာနှဲ့ကြီးတောင်တားကြီးဝင်နေတာပဲဘာလို့မဆောင်ထားတာတော့တခိုးလိုက်ရင်ချဖို့လားနော်အဲ့ဒီလိုနှဲ့ကြီးတောင်ကြီးတမွေဝင်နေလိုင်းချမဲ့စိတ်ယူရင်းနဲ့ဆောင်းထားရင်လည်းမတတ်သေးပေမဲ့ဘလောက်ပဲဒီလားဒီလုံလုံဘလောက်ပဲပရိရိစေစေဘလောက်ပဲပရိတိယွယွတဲ့ဘလောက်ပဲတတ်တတ်လို့ဒီစာစာဗန္ဓတိပါဒဆက်ကွင်းမလွတ်ပါဘူးတဲ့အရသာရှိလိုက်တာနော်ဖះဟောတဲ့ပါဠိလေးကနိဒဒံတော်နိဟိတသတ္ထောတဲ့ဒါလောက်နဲ့လည်းပြီးရောလားဆိုတော့မပြီးသေးဘူးတဲ့လစ်စီတဲ့မကောင်းမှုပြီးရမှာကိုရှက်တဲ့စိတ်လေးလည်းမွေးပါဘူးလေဒါပါဏာတိပါဒသိက္ခာပုဒ်ကိုလုံဖို့အရင်မြတ်စွာဘုရားကရုဏာနဲ့ဟောနေတာနော်မကောင်းမှုပြုအောင်မှာဖြစ်တယ်ဆိုတာကတော့အင်မတန်ကျေနပ်ပါတယ်ဒီနေရာမှာကြုံမဲ့ဆိုရင်တော့ပြတစ်ပါးတည်းတတ်ရမှာကိုရှက်ရမယ်ပြတစ်ပါးတည်းတတ်တဲ့အလုပ်ဟာရှက်စရာကောင်းတဲ့အလုပ်လားရှက်စရာမကောင်းတဲ့အလုပ်လားသူတို့ဘာလဲပဲကိုလည်းပဲအသက်ရှင်ခြင်းတယ်လို့သူတို့ဘာလဲအသက်မရှင်ခြင်းဘူးလားအသက်ရှင်ရင်လည်းကိုကအသက်ရှင်ရင်လည်းသူ့ကိုအသက်ရှင်ခွင့်မပေးဘဲနဲ့တတ်လိုက်တယ်ဆိုတာတရားမျှတရဲ့လားတရားမမျှတဘူးတရားမမျှတတဲ့လူလုပ်တယ်ဆိုတာရှက်စရာကောင်းတာပေါ့သူ့တဲ့တတ်တဲ့လူကိုဖះဆက်ရှိတဲ့ပညာရှိသူတော်ကောင်းတွေကချီးမွမ်းရဲ့လားမချီးမွမ်းမှာဘူးဖះမချီးမွမ်းတဲ့လူပညာရှိသူတော်ကောင်းတွေမချီးမွမ်းတဲ့အလုပ်ကိုလုပ်ရတယ်ဆိုတာဘယ်လောက်ရှက်စရာကောင်းတာလဲအဲ့ဒီလိုဆက်တဲ့စိတ်ကလေးမွေးရမှာပေါ့နော်အများအားဖြင့်လူရှိသူရှိတော့လည်းဆက်တတ်တာပေါ့လေလူရှိချင်ရလိုက်တဲ့ပွဲစိတ်ချင်လိုက်တဲ့ဆိုတော့မကောင်းပါဘူးလေဆိုပြီးတော့လူရှိတော့ဟောဒီပတ်ဒီဟန်ဆောင်ပါကနေလေးလေးနဲ့မှုတ်ထွက်လာတယ်လက်ကိန်းနဲ့ကျွန့်ပြလိုက်တယ်ပြီးတော့ကိုရရတော့ဘယ်နဲ့တော့တစ်ဆန်းချမ်းချတာမဟုတ်လားအဲ့ဒါလူရှိသူရှိမှရှက်ရမှာမပြီးဘူးကိုတယောက်ထဲလေသူများတဲ့တတ်မှာကိုရှက်တဲ့စိတ်ရှိရမယ်ရှက်တဲ့စိတ်မရှိဘူးဆိုရင်တော့ဒီမှာတဲ့တတ်ချက်မှာပါပဲလူကိုရမှာကိုယ်ကဒီမှာတဲ့တတ်တယ်ဆိုတော့သူများမမြင်ဘူးထင်တယ်လူရမမြင်တဲ့နောက်ပြီးတော့မမြင်ဘူးလားမြင်တာပေါ့အိမ်မှာကိုယ့်တယောက်ထဲနေတော့တတ်တဲ့ဇဘိုးတွေတကောင်ပြီးတကောင်ရှာပြီးတော့ချနေတယ်ဆိုရင်ဟိုမှာအိမ်မှာရှိတဲ့အိမ်ဆောင်တဲ့ဒီပါတွေမမြင်ဘူးလားခြံဆောင်တဲ့ဒီဝိုင်းဆောင်တဲ့ဒီသူတစ်ပါးရဲ့စိတ်ကိုသိနိုင်တဲ့ဇဘိုးတွေရှိတဲ့နေ့တွေသူတစ်ပါးရဲ့စိတ်ကိုသိနိုင်တဲ့ဘိညာဉ်ရထားတဲ့ယဟနာဇံယပုဂ္ဂိုလ်ကြီးခြံပြီးတော့မြင်တာပေါ့ကိုယ်သူများတဲ့တန်နေတဲ့ပညာရှိသူတို့ကောင်းတွေကမြင်တော့လေရှက်စရာကြီးပေါ့သဗျာချင်းပေါ့လေသူများတဲ့တန်မှာရှက်တဲ့စိတ်ကိုကိုယ်နှလုံးသွင်းတော့ကလေးကိုရှက်စိတ်ပေါ်နေတဲ့နည်းလမ်းလေးနဲ့နှလုံးသွင်းကြည့်ရမှာပေါ့ ဒါဒီမြတ်တဲ့မှာခုတရားနာပြတဲ့ကရှက်ရလားရှက်တယ်အမှန်တိုးတယ်တုံးမှာပေါ့ပြည့်စုံပြည့်နေပြတာတန်းတုံးမဲ့စပင်မျိုးတန်းပေါ်မဲ့စပင်မျိုးပေါ့ကဲတန်းလေးကြိုက်တော့ကြတော့လက်မနဲ့လက်ရင်းနဲ့ညှက်ဆွဲပြီးတော့ဘယ်နဲ့လောက်လဲလက်မနဲ့ထောင်းတယ်ညှက်ပြီးတော့မတုပ်လိုက်ဘူးလားအဲ့ဒါရှက်လို့တုပ်လာလားမရှက်လို့တုပ်တာလားကျေကွာလဲ့တာပြတ်ဒုညာဘက်ကိုတက်တယ်ဆိုတာဆက်ဆရာကောင်းတဲ့အလုပ်ပဲလို့စိတ်ထဲနှလုံးထဲကနေစကြဏနာသဘောပေါက်တဲ့အထိအောင်ကြိုးစားကြရမယ်အဲ့ဒီရှက်တဲ့စိတ်ကလေးပေါ်လာပြီဆိုရင်လည်းဒုညာဘက်မတက်ဖြစ်တော့ဘူးတိုင်ရင်ငရဲကြမာရီအသက်ဒူမာရီနာမမာရီအထူးတည်းလည်းတွေးနေကြကိုမလို့တော့ပါဘူးနော်ကဲရှက်ရုံနဲ့ပြီးတယ်လားဆိုတော့မြတ်စွာဘုရားဟောတဲ့တတိပိနဲ့အဆင့်ကညဉ့်ညံ့ပါတယ်ဘလောက်ထိကြတော့လဲဆိုတော့တရားပန်တော်တဲ့ကရုဏာရှိရမယ်ကရုဏာစိတ်ရှိရမယ်ကရုဏာစိတ်ရှိရမယ်ဒါကိုပဲကြည့်ပြီးတော့ဦးဇင်းကကရုဏာလက်လို့တရားကောင်းစင်တက်ထားတာနော်စိတ်မှာကရုဏာရှိလို့ရှိရင်လက်မှာလည်းကရုဏာရှိသွားတာပေါ့လက်ထဲမှာတော့ကရုဏာဆိုတဲ့စိတ်ကလေးကြီးကမျက်စိနဲ့မြင်ရတာပဲဟုတ်ပါမယ်စိတ်မှာကရုဏာရှိတယ်ဆိုရင်ကရုဏာစိတ်ရှိတဲ့ပုဂ္ဂိုလ်ရဲ့လက်ဟာကရုဏာလက်ဖြစ်သွားတာပေါ့သူတစ်ပါးအသက်ကိုတတ်တယ်ဆိုတာကရုဏာလက်ပိုင်ရှင်ဒီဘာမှမတတ်ပါဘူးကရုဏာလက်ပိုင်ရှင်တွေဟာဒီတစ်ပါးရဲ့အသက်ကိုဘယ်တော့မှမတတ်ပါဘူး။ကရုဏာလက်မရှိတဲ့ပုဂ္ဂိုလ်တွေကသာဒီတစ်ပါးအသက်ကိုတတ်ကြပါတယ်။ကရုဏာလက်မရှိတဲ့ပုဂ္ဂိုလ်ဆိုတော့ဘာလက်တွေရှိတယ်။တတ်တယ်ဆိုတော့လေဒေါသလက်ပေါ့နော်။သူများတကူတတ်တယ်ဆိုတော့တတ်ဆဲခိုက်တယ်မှာဖြစ်တဲ့ကိလေသာဘာလဲဆိုရင်ဒေါသကိလေသာပဲ။တတ်ဆဲခိုက်တယ်မှာဖြစ်နေတဲ့စိတ်ဘာစိတ်ရောဆိုရင်သောတာစိတ်ပြုံးပြုံးလေးပဲတတ်တာပျော်ပျော်လေးပဲတတ်တာဘယ်လိုပဲတတ်တာရေရေမောမောပြုံးပြုံးရှိရှိနဲ့ဟားတိုင်ရင်နဲ့မသိရင်မသိပါတာဟိုလိုဟိုတတ်တယ်လို့တော့မထင်ရတဲ့ပုံစံမျိုးလေးနဲ့တတ်နိုင်လည်းပဲတတ်တဲ့အခိုက်မှာဖြစ်တဲ့စိတ်ကတော့သောတာစိတ်ပဲနော်ဒီတစ်ပါးကိုသိသိချင်းနဲ့ဆိုမှတော့သောတာပဲပေါ့ဟိုလိုဘုံနိုင်ကျက်ပတ်ကိုယ်တဲ့သောတာကတစ်မျိုးပေါ့နော်တဖြည်းဖြည်းနဲ့လည်းဘုံနိုင်ကျက်ပတ်ကိုယ်ပြီးတော့မျက်နှာကြီးမြည်ရပြီးတော့ဓာကြီးတဝန်းဝန်းနဲ့တတ်တာမျိုးတော့လည်းရှိတာပေါ့အဲ့ဒါကြတဲ့သောတာဆိုတာထင်ရှားပြီးတော့ကွာကောမိတ်ဆွေချင်းချင်းဟိုဥပုသ္တတွေဆိုလို့တရားနဲ့တရားဟိုဇရဲ့ဥပုသ္တတွေပါလို့ဆိုလို့ကျတော့တရားနဲ့ပြစကားပြောရင်းနဲ့အမှတ်တမ်းနဲ့လက်ပရိသတ်ကတော့ခြေမပစ်လိုက်ဘူးလားကြည့်အဲ့တော့စကားပြောရင်းနဲ့ခြေတော့ဒေါသရှိလို့ခြေမပစ်တာမပစ်လိုက်ဘူးနော်ဒါပေမဲ့လည်းဒေါသဖြစ်သွားတာပါပဲအဲ့တော့ဒီနေ့တော့တတ်ဆဲအခိုက်အတန့်မှာဖြစ်တဲ့စိတ်ကတော့ဒေါသဒါနဲ့ဝေသောအကြောင်းအနေနဲ့ဒါကဒေါသနဲ့ရှင်နိုင်ရင်တော့ဝေဒောကြောင့်လို့ပြောပြမယ်ဒေါသရဲ့ရှင်နာလေးမှာကပ်ဖြစ်တဲ့တခြားအကြောင်းတွေကတော့တဏှာလေးပဲဖြစ်နိုင်တာပဲတခြားမာနတွေဣရန်မေသူရိယတွေဒိဋ္ဌိတွေဆက်ရှိတဲ့ကိလေသာတွေလည်းဖြစ်နိုင်တာပဲနော်သင်္ခါရုံကတော့ဒါတက်ဆဲခိုက်တဲ့မှာဒေါသလည်းကတော့အထူးရှင်းကြမလို့တဏှာလည်းရှိနေလို့ရှိရင်လည်းဒီမောတဲ့တတ်တာပဲသူများသာစားလို့တတ်တယ်ဆိုရင်ဒါကလည်းနဲ့တတ်တာတော့တဏှာလည်းနဲ့တတ်တာတဏှာလည်းကဒေါသလည်းကနှစ်ခုလုံးပါတာပေါ့ဒီနော်တတ်တယ်ဆိုမှတော့ဒေါသကပါတယ်ဆိုတော့ပြောရမလို့တော့ဒါပေမဲ့ဒီဒေါသဘာကြောင့်ဖြစ်တယ်လဲဆိုရင်တဏှာကြောင့်ဖြစ်တယ်လို့ပြုဖို့တဏှာလေလို့ခေါ်ပါတယ်အထုံမှာတော့ရှိလားမရှိလားမပြောတတ်ဘူးရန်ကုန်မှာတော့တချို့သာတော့ဆိုင်နေဆိုလို့ရှိရင်ငားလေးတွေပုံလေးတွေအမှန်ရေကန်လေးတွေအကြီးအမှန်ရေကန်ကြီးတွေမှာအများကြီးပဲအကောင်ကြီးပြထားတယ်အဲဒါကသာတော့ဆိုင်လာပြီးတော့ဒီလာစားတော့တဲ့ပုဂ္ဂိုလ်ကတဲ့ဒီအကောင်လေးထိုးပြီးလက်ညှိုးလေးထိုးပေးလိုက်လို့ရှိရင်ဝယ်ဒီလည်းနေထုတ်ပြတဲ့အကောင်ကိုဖမ်းပြီးတော့တခါတော့တက်ပြီးတော့ယောပြီးချက်ပြီးစပြရချင်းတခါတော့လုတ်ပြီးလိုက်တာဝယ်စားမယ်လို့ပဲလက်ညှိုးထုတ်ပြတဲ့အကောင်ကိုတက်မှာနော်အဲ့တော့ဝယ်ကြီးစိတ်ကြိုက်ဖြစ်အောင်ဆိုပြီးတော့အကောင်အကြီးကြီးတွေမှာငားရီပစုံနေအများကြီးပဲမွေးပြထားတယ်အဲ့ဒါကြတော့အဲ့ဒီလိုတက်တဲ့ကြတော့စားတဲ့ပုဂ္ဂိုလ်တွေနဲ့ဗာလက်နဲ့တက်တာလို့ဆိုရင်တက်နာလက်နဲ့တက်တာဒီဘုရားနဲ့ကစဖို့မှုကတော့ဒေါသနဲ့တက်တာပေါ့လေဒါပေမဲ့ငါတက်လိုက်လို့ရှိရင်တော့ကဲငါတပွဲငကြောတပွဲပြန်လဲကြောင်ငါကြီးတပွဲဆိုလို့ရှိရင်ဒေါ်လာဘယ်လောက်ဒါဆိုလို့ရှိရင်ငါ့ကျေဒါကော်မရှင်ကဘယ်လောက်တော့ရမှာပဲနဲ့ဆိုဒီလိုပြေးပြီးတော့တတ်တယ်ဆိုလို့ရှိရင်လည်းလောဘလည်းမပါပြန်ဘူးလားပါတယ်ဆန်ရှင်ကလည်းပဲဒီကောင်ကြီးပဲဝယ်ပြီးပေါ်လာတယ်ဆိုလို့ရှိရင်ငါတော့အများဘယ်လောက်ကျန်မှာပဲဆိုပြေးလိုက်လို့ရှိရင်သူကတဏှာလည်းပါလာကျန်တာပဲနော်အဲ့တော့လက်ညှိုးထိုးပြတဲ့ပုဂ္ဂိုလ်လည်းဘာလို့ဒီပါတာအကူလိုထိုက်တာပဲဒီမူကြောင့်ကတတ်တယ်ပုဂ္ဂိုလ်လည်းထိုက်တာပဲတို့ရောင်းနေတဲ့သာသောဆိုင်ပိုင်ရှင်ပိုင်ရှင်ရှင်ကြီးရောဗာနာတိပါဒထိုက်တာပဲသာသောဆိုင်လုံးဝအမြဲတမ်းကြက်ဖို့ကောင်းတာနော်ဒီလိုသာသောဆိုင်လုံးဝကိုယ်ကမစောင့်ကြတာမဟုတ်ပါဘူးနော်ဟိုတရားတော်ရှိကိုယ်တော်ပြောကြတာပါ ကြောက်စရာသိကောင်းလေတန်တကူတာမဟုတ်ဖဲနဲ့ရောင်းလို့ကတော့တဏှာကြီးပါတယ်ထိုက်ချင်တိုင်းထိုက်တော့တာပါပဲဟိုကံကြီးထဲမှာငါးရီပါးစုံတွေပြထားပြီးတော့တက်ချက်ကျွေးမှာမဟုတ်ဘူးဈေးကဝယ်တာကလည်းပဲငါးဆိုင်အတွက်တနည်းမကြက်ကဗနပိတ်တာဝက်ကဗနပိတ်တာဆက်ပြချင်းအော်ဒါမှားလိုက်တယ်ဆိုရင်လည်းပဲကိုယ့်အတွက်ရည်စူးပြီးတော့တက်တာဖြစ်လို့ဘာသာပြန်ဘာသာထိုက်တာပဲเนาะအဲ့တော့တဏှာလက်ရှိတဲ့ပုဂ္ဂိုလ်တွေဟာလေဒီနေ့တက်ကြတာပါပဲဒါတရားကပြောရင်စိတ်ကူးပေါ်တယ်ပြောမယ်လို့ပဲအကျဉ်းချင်းနှလုံးသွင်းလာတာဆိုတော့ပေါ်လာတာလေးကလည်းမနိုင်ဘူးเนาะတဏှာလက်ကြောက်စရာကောင်းပုံပါဦးဇင်းတို့ရဟန္တာကျောင်းတကားပေါ့လေဒီကအိမ်ရှင်ဝင်နိုင်ငံသားတန်းကြီးတစ်ခုသွားတော့အဲ့ဒီမှာဒီနိုင်ငံပုဂ္ဂိုလ်ဒီနိုင်ငံအခမ်းပုဂ္ဂိုလ်တွေကဧည့်သည်တွေကိုတခင်ဧကံမင်းဆိုပြီးတော့စောင့်ကြွယ်ရမောင်မင်းမြတ်တွေနဲ့ဧကံတော်ပေါ့လေတခါတော့ဧကံနဲ့တည်းဟင်းပွဲထဲမှာဘာပါလာလဲဆိုတော့ကျဲ့ဦးပြုတ်ပါလာတယ်ကျဲ့ဦးပြုတ်ကဦးဇင်းတို့တရားနာပိဋကမှာစာနေတဲ့ရေရွတ်ကျဲ့ဦးလဲဆိုတော့မဟုတ်ဘူးအဲ့ဒီကျဲ့ဦးပြုတ်ကကျဲ့အကောင်ပေါက်ပြီးသားအကောင်လေးမှမြင်နေရတာနော်ဟိုဘေးကအကာသားလေးတွေဖြူသားလေးတွေဘာလေးတွေဘာမှမရှိတော့အကောင်လေးဒီကျက်အကောင်လေးကကျက်ဦးရဲ့အပြင်ဘက်ကိုတော့ဖောက်ပြီးတော့မထွက်လာသေးဘူးအထဲထဲမှာပဲအကောင်ဖြစ်လာနောက်3-5ရက်တစ်ပတ်လောက်ကြာလို့ရှိရင်အပြင်ထွက်တော့မှာအဲ့ဒီအချိန်လေးမှာရင်းနှီးပြစ်ကြိုက်ဆူတဲ့ထည့်ပြီးတော့ပြုတ်လိုက်တာပြုတ်ပြီးတော့မှအခွန်တော်တယ်အခွန်လဲနှော်လဲအထဲထဲမှာကျက်ကအကောင်လုံးကြီးပေးနေတာပေါ့အဲ့ဒါတခါရဲ့တော့လုံးဝမစားခဲ့ပါဘူးနော်မစားခဲ့ပါဘူးစားလည်းမစားတတ်တော့ပါဘူးเนาะကိုယ့်ကရည်စူးပြီးတော့ပြုတ်ပေးတာဆိုတော့စားရလို့ရှိရင်ကိုယ်လည်းမန္တလေးဘာသာထိုက်မှာပါပဲမြန်မာပြည်မှာတော့အဲ့လိုအထိအစားမတောင်းကြနေပြီထင်ပါတယ်တောင်းကြနေပြီလားမတောင်းကြပါနဲ့เนาะဟိုကြက်ဥစားတယ်ဆိုတာလည်းဒါပဲပြောမယ်ဆိုရင်မန္တလေးဘာသာမကုန်နိုင်ဘူးဆိုတာလည်းကြောက်ကြတာအခုကြက်ဥကြောင့်ဆိုတော့ကြက်ဥကြောင့်ပေါ်လာတာလေအဲ့ကြက်ဥဖောက်သွားတာမန္တလေးဘာသာထိုက်သွားလာမေးတဲ့ပုဂ္ဂိုလ်လည်းရှိတာပဲအကောင်ပေါက်စီနေတဲ့ကြက်ဥဆိုလို့ရှိရင်ကြက်ဥပြုတ်စားစားကြော်စားစားချက်စားစားမန္တလေးဘာသာထိုက်တာပဲเนาะအကောင်တော့မမြင်ရသေးဘူးပေါ့မမြင်ရသေးပေမဲ့အကောင်ဒီဥစဉ်လူတွေလည်းအမိဘဝနဲ့မှာစကြက်ကဒီလူကောင်လေးဖြစ်နေတာမှမဟုတ်တာအစကကလာရေကြီးရောစတာနော်ပြေးပြေးလေးရေဆက်ပြီးတစ်ဆက်လောက်တောင်မရှိဘူးအဲ့လောက်ကလေးကနေစကြက်တာဆိုတော့ဒီကျဲ့အနှစ်ထဲမှာလည်းအကောင်လေးကရှိကိုရှိတယ်ဟိုသူ့ရဲ့မလွန်သေးဘူးဆိုရင်ပေါ့လေဒီအကောင်မပေါက်စင်နဲ့လေကျဲ့ဥလို့ဆေးကျဲ့ဥလို့ဆိုနေချင်းကလည်းဒါဘယ်လိုပဲစားစားမထိုက်ဘူးပေါ့အကောင်ပေါက်စင်နဲ့တိုးကျဲ့ဥလို့လည်းခေါ်ကြတယ်ကျဲ့ဥမျိုးအိမ်မှာမွေးထားတဲ့ကျက်ပေါ့လေကျက်ဖို့ကျက်မှလည်းတဘာဝတည်းမွေးထားတဲ့ကျက်ဥကြတော့အကောင်ပေါက်စီနေတယ်အဲ့ဒီလိုအကောင်ပေါက်စီနေတဲ့ကျဲဥကိုကျဲမယူဖို့ဥပြီးတာနဲ့ဥကျင်းတဲ့ကသွားထုတ်ပြီးတော့ကြော်စားမယ်ဆိုတဲ့ကဘာသာတိကတော့ထိုက်ကိုထိုက်တယ်နော်အဲ့တော့ကျဲ့ဥတလုံးဟာမဟုတ်ဖဲနဲ့ဗန္ဓရဲ့နေအောင်လဲဆိုတာဥစဉ်နဲ့လဲကျဲ့မမွေးဘူးတော့မသိပါဘူးကျဲ့မွေးဘူးလဲလို့လည်းမမေးရဘူးမှာအဲ့တော့တကယ်လို့ဆိုကြပါစို့ကျဲ့ကဝိုးပြီးတော့အရက်20အတွင်းအရက်20အထိပဲဒီပရိသားလေးကခံနေ20ကျော်ရင်တော့သူကဝိုးလည်းမဟုတ်ဘူးဆိုလို့ရှိရင်သေသွားတယ်ဆိုရင်တော့အရက်20ကျော်မှအဲ့ဒီတော့ကျဲ့ဥကိုပြုတ်ဆိုင်ကျော်စားပြီးမှလည်းဗန္ဓလေးဘာသာမထိုက်တော့ဘူးပေါ့နော်ပရိသားလေးရှိနေတဲ့အရက်20အတွင်းသွားပြီးတော့ကျော်စားချက်ချင်းပြုဆောင်မယ်ဆိုတော့ဒါမန္တလေးဘာသာထိုက်ပါတယ်။ဒါကြောင့်ကျဲ့ဥစားတဲ့ကိစ္စကလည်းအမတန်အရေးကြီးတယ်။လေကျဲ့ဥဆေးကျဲ့ဥဖြစ်မှဒါလည်းအကောင်မပေါက်ဘူးဆိုတာသိကြမှာတခါပြန်ကြည့်လို့မွေးမြေးချက်မွေးမြေးချက်ဆိုပြီးတော့တခါပြန်ခြံထဲသွားကြည့်ကျက်ဖာကြီးတွေလည်းတွေ့တယ်နော်။အဲ့ဒါကျက်ဖာကြီးတွေတွေ့တယ်ဆိုလို့ရှိရင်ဒါအကောင်ပေါက်ဖို့ကတော့ပြင်ကြတော့ဖြစ်နေတာ။ဒါကြောင့်ကျဲ့ဥကလည်းရှောင်းနိုင်တော့အကောင်ဆုံးပဲ။အဲ့ဒါမှမမရှောင်းနိုင်ဘူးဆိုရင်လည်းဒါလေကျဲ့ဥသိကြမှာပဲစားတာကောင်းတယ်။ဒါကတခါကြီးချင်းဝင်ကျက်ပေါက်ကျဲ့ဥရုပ်တွေ့တာနဲ့ပတ်သက်လို့ကောင်းတဲ့ပေါ်လာပြီးပြောကြတာပါစကားဆက်လို့နော်အဲ့တော့တဏှာလက်ရှိနေတဲ့ပုဂ္ဂိုလ်တဏှာလက်ပိုင်းရှင်ဟာလည်းသူတစ်ပါးသက်ကိုတတ်ပါတယ်ဒေါသလက်ပိုင်းရှင်ဟာလည်းသူတစ်ပါးသက်ကိုတတ်ပါတယ်ကရုဏာလက်ပိုင်းရှင်ကတော့သူတစ်ပါးသက်ကိုဘယ်တော့မှမတတ်ပါဘူးကရုဏာဆိုတာအများနာလေလေတဲ့စကားနဲ့ပြောရင်တော့အများနာလေနေကြတဲ့စကားတိုင်းပြောတော့တဏှာရာညာတာရာသာနာရာထောက်ထားတာပေါ့နော်အချင်းဆုံးပြောမယ်ဆိုရင်ကိုချင်းစာတာပါပဲအော်ငါ့ကိုတိုက်ရင်မကြိုက်ဘူးသူလည်းတိုက်ရင်ပဲတိုက်ပါမလို့တတ်တာပါထားလိုက်ပါကိုချင်းလာကြရင်တော့မကြိုက်လားကဲချင်းလေးတွေးလာဆိုရင်ကိုပေးသွားလားမပေးဘူးနော်နည်းနည်းလေးနားလဲဆိုရင်မယ်အဲ့ဒါတော့မှကိုကမခံနိုင်ဘူးဒီချင်းဆိုပြီးတော့အားရပါရိုက်ထည့်လိုက်ပေးတာအဲ့ဒါကိုအသားနာမှကြောက်ရင်သူများအသားကိုလည်းနားအောင်မလုပ်နဲ့ပေါ့ကိုအသက်မပေးခြင်းရင်သူများအသက်ကိုလည်းမတတ်နဲ့ပေါ့ရှင်းရှင်းလေးပါလူတွေကရှင်းနေတာကိုရှင်းအောင်လုပ်နေကြတာနော်ဒါကြောင့်လေရှင်းနေရအောင်ရှင်းအောင်လုပ်ပြန်ပြီးပြောပြနေရတာကိုအဲ့ဒါသူများတဲ့မတတ်သိမှုဆိုတာရှင်းရှင်းလေးကိုယ်တတ်မကြောက်ဘူးဆိုမှသူများတဲ့လည်းမတတ်နဲ့ပေါ့ရှင်းရှင်းလေးတဲ့ဥစ္စာဘာလဲဆုတ်ကြလူတွေတော့မလို့ဘူးပြန်မွားဆင်းယူမယ်ရှိတယ်ဟုတ်လားအဲ့ဒါကရုဏာလက်ကိုမွေးမြူရမယ်ကရုဏာလက်ကလေးတတ်ထားရမယ်ပေါ့လေအမေမွေးတဲ့လက်အပြင်ကိုဘာလက်ကလေးထပ်ကြအောင်မလို့ကရုဏာလက်ကလေးတတ်လိုက်ပြန်မှန်ချမ်းဖြစ်အောင်လားဆို လက်တုံးကြောင့်ဆိုတော့ဒါကညာလက်မတက်တော့ဘယ်လဲနဲ့ထားမှာပေါ့လေဟုတ်လားလက်တုံးကြောင့်ဆိုတော့ဘယ်လဲနဲ့ညာလက်တစ်ချောင်းမတက်ထားတော့တခါညာလက်မှာကရုဏာလက်လေးတော့တက်တော့ဘယ်လက်ကကရုဏာလက်မရှိဘူးထင်နေဦးမယ်။အမှန်ကတော့အဲ့ဒီပြီးတာတစ်ချောင်းရင်လို့မဟုတ်ပါဘူး။ညာလက်ထဲမှာလည်းကရုဏာလေးထည့်ထားလိုက်ရင်ကိုယ်ညာလက်ကလေးကလည်းကရုဏာလက်ဖြစ်သွားတာပေါ့။ဘယ်လက်ထဲမှာကရုဏာလေးထည့်ထားလိုက်ရင်ကိုယ့်ရဲ့ဘယ်လက်ကလည်းကရုဏာလက်ကလေးဖြစ်သွားတာပါပဲ။ကိုယ်မှရှိတဲ့လက်နှချောင်းလုံးဟာကရုဏာလက်ကလေးဖြစ်သွားပါပြီ။ဖြစ်အောင်ကြိုးစားကြပါ။ကရုဏာစိတ်မွေးရတာလည်းဘာမှမခက်ပါဘူးနော်။ဒီပါဏာတိပါဏာကရုဏာကြောင့်ကပြောမယ်ဆိုအကျေတရားအများကြီးရှိတာပေါ့ခုတုတ္တရနဲ့ပတ်သက်လို့ပြောမယ်ဆိုရင်ကိုမသိခြင်းလို့သူလည်းသိခြင်းမှာမဟုတ်ဘူးကိုမနာခြင်းလို့သူလည်းနာခြင်းမှာမဟုတ်ပါဘူးဆိုတာလေဒါလေးစဉ်းစားလိုက်ရင်ကိုပဲယုံလောက်နေတာပါတစ်ခါစဉ်းစားလို့မှကရုဏာစိတ်မပေါ်နှစ်ခါစဉ်းစားသုံးခါစဉ်းစားဆယ်ခါစဉ်းစားအကျဉ်းချင်းခါကဒီကြောင့်လေးနှလုံးသွင်းလို့ရှိရင်ကရုဏာစိတ်တွေမပေါ်မလာနိုင်ဘူးလားပေါ်လာနိုင်တယ်98တွင်မေတ္တာဆိုပြီးတော့ပို့ရတာပြီးတော့ကရုဏာပို့ဆိုပြီးတော့လည်းပို့ရတယ်ကရုဏာပို့ဆိုတဲ့အတိတ်အတွင်းမဆိုတော့ကရုဏာမေတ္တာပို့ပေါ့လေကရုဏာနဲ့ရှင်တဲ့မေတ္တာပို့အဝိရာဟုန်တုအဗျာဒိသဟုန်တုအာလီကဟုန်တုသူတိအတဏ္ဏပရိဟရန်တုပြီးတော့ပါတယ်တော့ဘာမှမတဲတော့ဘူးလားသုတိယရဏံပရိဟရန္တိဒုက္ခမုတ်ဆန်တုအဲ့ဒါကရုဏာပို့လို့ခေါ်တယ်ဒုက္ခမုတ်ဆန်တုဆိုတာဆင်းရဲဒုက္ခမှာလွတ်မြောက်ကြပါစေတရားတွေဆင်းရဲကျင့်ကြပါစေမဆင်းရဲကြပါစေဒီလိုမေတ္တာပို့တာပါပဲနော်တရားတွေကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းကျင့်ကြပါစေလို့ကရုဏာမေတ္တာပို့လို့အများအားပို့နေနေဆိုရင်လေတဆင်းဆင်းနဲ့ကရုဏာစိတ်တွေကျင့်အောင်မလာနိုင်ဘူးလားကျင့်အောင်လာနိုင်ကရုဏာစိတ်တွေထူးချက်သိပြီးမလာနိုင်ဘူးလားထူးထပ်သိပြီးလာတယ်ကရုဏာစိတ်တွေတစ်ချိန်နဲ့တစ်ချိန်တစ်ချိန်နဲ့တစ်ချိန်ထူးထပ်သိပြီးအားကောင်းလာပြီဆိုရင်ကိုယ့်ရဲ့နှလုံးသားလေးကကရုဏာနှလုံးသားလေးဖြစ်နေပြီကိုယ့်ရဲ့လက်ကကရုဏာလက်ဖြစ်နေပြီကိုယ့်ရဲ့ခြေထောက်ကကရုဏာခြေထောက်ဖြစ်နေပြီပေါ့ကိုယ့်ရဲ့ခန္ဓာကိုယ်ကြီးကကရုဏာခန္ဓာကိုဖြစ်နေပြီကရုဏာလက်ကရုဏာခန္ဓာကိုပိုင်ထားတဲ့ပုဂ္ဂိုလ်ဟာသူတစ်ပါးသက်ကိုတတ်ပါအောင်မလားမတတ်ဘူးတချို့ကလည်းစကားကြောက်အောင်မယ်နော်ကရုဏာလက်လို့နာမည်ပေးထားလို့လက်နဲ့မတတ်ဘူးတပြီးတော့ခြေထောက်နဲ့ပဲပြီးမယ်ဆိုရင်ဒုက္ခရအောင်မယ်လက်မှတင်ကရုဏာရှိရမှာမဟုတ်ဘူးခြေထောက်မှာလည်းကရုဏာရှိရမယ်ကရုဏာခြေထောက်လေးဖြစ်စေပေါ့အလဲနဲ့ချမ်းမချဘူးကောင်းတဲ့တိုက်တာမျိုးဆိုရင်မင်းလည်းလုပ်မလို့အဲကောင်းလေးလည်းကရုဏာကောင်းလေးဖြစ်အောင်လုပ်ပေါ့နော်လူရင်းကတော့စိတ်ပါပဲကရုဏာစိတ်သာရှိရင်ကိုယ့်ရဲ့ခန္ဓာကိုယ်တစ်ခုလုံးမှာကရုဏာတက်ပြီးပြန့်နှံ့နေမှာပါပဲအဲ့ဒါအဲ့ဒီကရုဏာနဲ့ပတ်သက်လို့ဒါသာရကလေးတစ်ခုပြောမယ်ဆိုလို့ရှိရင်ခုနသမာဓိသံပတ္တဝိရတိနဲ့လည်းသက်ဆိုင်တဲ့ဝိထုလေးပါပဲစက္ကနာဆိုတဲ့တက္ကလေးတယောက်ရှိတယ်အသက်10နှစ်17နှစ်လောက်ပဲရှိဦးမှာပေါ့အဲ့ဒါဒီနေ့တော့သူ့အမေကအင်မတန်ပြင်းထန်တဲ့ယောဂအနာယောဂတခုဆွဲကပ်တယ်အဲ့ဒီမှာဆင်းရဲကယုံသားလက်လက်ဆက်ဆက်ကလေးချက်စားလို့ရှိရင်တော့ယောဂပြောင်းနိုင်တယ်ဆိုပြီးတော့ဓာတ်စာပေးလိုက်တယ်အဲ့ဒါနဲ့အကိုကသူ့ညီကိုယုံတောင်သွားဖိုင်းကြီးသွားတက်ကြီးဆိုပြီးတော့အရှာယုံရှာထွက်ခိုင်းလိုက်တယ်ဒါနဲ့စက္ကနာလေးပဲလေခွင့်နဲ့သွားပြီးတော့ယုံရှာထွက်တန်တာကောင်းကျင်တော့အဲ့ဒီနေ့မှာပဲယုံရင်းတကောင်ကကောင်းမှုလေးတွေစားဖို့တဲ့လေခွင့်နဲ့ဆင်းလာတယ်လေခွင့်နဲ့မှာကောင်းမှုလေးတွေစားနေတယ်ပေါ့အဲ့ဒါစက္ကနာကိုလည်းမြင်လိုက်ရောတခါလေတစ်ချိန်လိုထွက်ပြေးတယ်။ဒါနောက်ဆွေးကျင်တဲ့လူငယ်ကျိုးတစ်ခုနဲ့တွားပြီးတော့ပတ်မိတယ်။ဒီတော့ယုံကလေးပြေးလို့မရတော့စက္ကနာဆိုတဲ့ကောင်းလေးလေးပဲဒီယုံလေးကိုအလွယ်တကူနဲ့ဖမ်းမိသွားတာပေါ့။အဲ့တော့လက်နဲ့ဖမ်းတဲ့ယုံကလေးကိုကင်ထား။ယုံလေးကလည်းကြောက်လို့အသားလေးလည်းတစ်ဆက်ဆက်ဒုန်းနေပြီးမျိုးလုံးလေးကလည်းပြူးပြူးကြောင်နဲ့ဟိုကြည့်ဒီကြည့်စက္ကနာကိုလည်းအတနာခံနဲ့အကြည့်လေးနဲ့မော့ကြည့်လို့ဟိုတနာစရာလေးပေါ့။အဲ့ဒီမှာစက္ကနာကတုံတုံငှက်လုံးနဲ့၆ဆောင်ဆိုင်ဆိုင်ဖြစ်နေတဲ့ယုံကလေးလက်ထဲကင်ထားပြီးတော့ကရုဏာစိတ်ကလေးဖြစ်သွားတယ်။ငါကိုယ်ကလေးကလည်းကရုဏာဇက်ခံအားကောင်းလို့ပေါ့။ငါလည်းပဲအသက်ရှင်နေတာပဲ။ဒီယုံကလေးလည်းအသက်ရှင်နေမှာပဲ။အသက်ရှင်နေတဲ့ယုံကလေးကိုအသက်ရှင်နေတဲ့ငါကတတ်လိုက်လို့ဖယ်ပြင့်တော်ပါမလဲ။ဒီယုံကလေးကိုတတ်ပြီးတော့ချက်စားလိုက်ရင်ငါအမေယောဂါတော့ပျောက်သွားမယ်။ငါအမေအသက်ရှင်ဖို့အတွက်ဒီယုံကလေးကအသက်သေပေးရတယ်ဆိုရင်တော့ဘာမှအထိတ်မရှိဘူး။တဘာဝမကြဘူး။ကြည်ဒီတော့ငါ့ကိုစူတင်နေစူပစီတော့မတက်နိုင်ဘူးယုံကလေးကိုထွက်လိုက်တော့မယ်ဆိုပြီးတော့ယုံကလေးကြီးချမ်းသာပါစေ၊ကျမ်းမာပါစေ၊ဒီဒုက္ခတွေမပြေပါစေနဲ့မေတ္တာလေးပို့ပြီးတော့ယုံကလေးကိုပြန်လွတ်လိုက်တယ်။ယုံကလေးလို့ပြောရှင်ခုံပေါက်ပြီးတော့တော်တဲ့ကိုပြေးသွားတာပေါ့။အဲ့ဒါခုနကဒီစက္ကနာဆိုတဲ့ကလေးလေးကသူ့တက်တဲ့ချက်မှရှောင်ကျင်ပါမယ်လို့စောင့်တည်ထားတာမဟုတ်ဘူး။အခုတက်စရာအာယုနဲ့ပတ်သွင်းပြီးတော့မှရှောင်ကျင်တာမို့လို့သူ့ရဲ့ရှောင်ကျင်မှုကိုတံပတ္တာဝိရတိလို့လည်းဆိုနိုင်တယ်။ဦးဇင်းတို့ပို့ပြီးတော့သဘောကျတာကတော့စက္ကနာလေးရဲ့ကရုဏာစိတ်ဓာတ်လေးပဲ။လက်နှစ်ဖက်နဲ့ကြည့်ကြည့်ပါအောင်ဆုပ်ကန်ထားတဲ့ဒီယုံကလေးပေါ်မှာကရုဏာစိတ်တွေတသွင်းပြီးယူဖိတ်လာတော့ဒီယုံကလေးကိုမတက်တော့ဘဲနဲ့လှုပ်ပေးလိုက်တယ်။ ဆယ်နှစ်ဆက်တဲ့နှစ်ပဲရှိသေးတယ်နော်တရားနာမိဒါနာနှလုံးသားရောကရုဏာရှိလားလက်ထဲမိဒီရာကောင်လှုပ်ပြပါလားထောင်ဆက်ပြီးတော့ဆက်ချိုးချမှာလားအဲ့ဆက်ကနေကရုဏာစိတ်ကလေးကအမတန်ပြည့်စုံစေကောင်းတယ်ကိုယ့်ရဲ့ဒီကရုဏာစိတ်ကလေးမွေးရမှာပဲလက်နှစ်ဖက်လုံးကရုဏာလက်ကလေးဖြစ်အောင်ကြိုးစားရမယ်ကြိုးစားလိုက်ကခုနကြောက်ခဲ့ပြီးထောက်တည်ပြီးတဲ့အချိန်ကစပြီးတော့ငါလည်းမသေးဘူးသူလည်းမသေးပါသေးနဲ့ငါလည်းမနာသေးဘူးသူလည်းမနာပါသေးနဲ့တတဝါတွေမသေးကြပါသေးနဲ့တတဝါတွေမနာကြပါသေးနဲ့တတဝါတွေပြောင်းငါမလုပ်ဘူးတတဝါတွေနားအောင်ငါမလုပ်ဘူးဒီလိုလေးနှလုံးသွင်းပြီးတော့တတဝါအလုံးကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းပြင်းကြပါသည်လို့ကရုဏာမေတ္တာကိုယ်လေးအမြဲတမ်းပို့နေမယ်ဆိုရင်ကရုဏာစိတ်ကြီးအားကောင်းလာမယ်ဒါဆိုကိုယ့်လက်ကလည်းကရုဏာလက်ဖြစ်လာမယ်ဒါဆိုရင်မသက်ဖြစ်တော်ဘူးဒါပေမဲ့ကရုဏာဆိုတဲ့နေရာမှာလည်းတချမ်းပဲကရုဏာမဖြစ်ဖို့လည်းလိုတယ်တနည်းပြောရင်တော့ဒီကွက်ကြားကရုဏာမဖြစ်ဖို့လည်းလိုပါတယ်ဒါအမိနှစ်ယောက်ရှိတယ်အမိကသားကိုအများအားဆုံးပါတယ်ဒါသူများတဲ့မတက်ရဘူးသူများတဲ့တန်ရင်ငရေကြီးတတ်တယ်ဖြစ်လျာကအသက်ဒူးတတ်တယ်အနာရောဂါများတတ်တယ်ဒါကလည်းဘယ်သူမှချင်မမဟုတ်တော့ဘူးဒါကြောင့်ဒါသူများတဲ့မတန်နဲ့တော့အောက်ထစ်ဆုံးခွေချင်လေးကြိုက်တော့မှမကြိုက်နဲ့ပယောစိတ်ကလေးတောင်မှမချိနဲ့သားရဲ့အမြဲတမ်းဆုံးမသားလေးကလည်းနင်းနူငယ်ငယ်လေးနှလုံးသားကလေးနင်းနူလေးဆိုတော့အမေကတော့နားထောင်တော့ဟုတ်တယ်မင်းဒီဒါချင်လေးလည်းမတတ်ပါဘူးပယောစိတ်လေးလည်းမချိပါဘူးနဲ့သူကအမေကတော့တိုင်းလိုက်လာတယ်သူ့ချင်ကြိုက်လည်းပဲသူကသားလေးလေးလေးနဲ့မှုတ်ထုတ်ပြီးတော့ဖင်ရှားပြစ်တယ်ဒီလောက်ကိုလုံအောင်ထိန်းတယ်တနည်းနည်းလေကင်းသားလေးကနည်းလေထမင်းစားပြီးတော့အိတ်တာပေါ့အိတ်တော့အမေကချင်တော်လေးပါလေးထောင်ပေးသားလေးကလည်းကောင်းမှအေးပြီးတော့မျက်လုံးလေးနှိပ်အဲ့ဒီမှာအမေကအဲ့ရတဲ့မှာသားလေးကိုချင်အောင်လေးတွေဘေးလေးတွေပါလေးတွေဖိနေရင်လည်းဘာသွားပြီလဲဆိုတော့ချင်အောင်လေးမှာချင်းတကောင်တူပူပီနဲ့ပြန်နေတာတွေ့လဲတွေ့ရောအမေကဖြတ်ကနေရိုက်ထားလိုက်သားကအိမ်မပြောသေးဘူးနော်မျက်လုံးလေးမှုပ်မိရတာဖြတ်သွားဆိုတော့လှည့်ရတော့အမေပါတော့ပြန်တော့ဆိုအမေလက်ကန်ရတော့အမေလက်မှာချင်းတကောင်ကပြေးရဲနဲ့ပြေးနေပြီဟောအမေကပြောတော့သူများတဲ့မတတ်ရဘူးဆိုချင်းလေးတောင်မှမရရဘူးဆိုဘာလို့အမေကြတော့ရိုက်တော့အော်ဒါရင်ဒါကတော့တားကိုကိန်းမှာစုလို့ပါအဲ့တော့တားကလည်းကျင်မဲ့ဒါဆိုသူအမေကိန်းမှာဆိုရင်တားချက်လို့ရတာပေါ့နော်ကဲကဲဘယ်လိုဖြေကြမလို့သူကအမေကတားကိုကိန်းမှာဆိုလို့ရိုက်ပြနေတော့တားကလည်းပဲသူ့အမေကိန်းမှာဆိုရင်လည်းရိုက်ပြမှာပေါ့သူချစ်သူအဲ့ကြီးလာလို့သူချစ်သူနဲ့ချင်းတွေ့တဲ့ချင်းချစ်သူကိုချင်းကန့်ရောမရိုက်တော့ဘူးလားရိုက်တော့မှာပဲနော်ဒါကလောကသဘောနဲ့ကြည့်လို့ရှိရင်တော့အော်သားပေါ်မှာမေတ္တာတရားကြီးမဲ့တဲ့ဒီမှာပါဏာတိပါဒသူ့မတတ်ဖို့သားဟုတ်အောင်ဆုံးမနေတဲ့အမေကသားလေးကိမ့်မှာဆိုတဲ့အခါကျတော့ပါဏာတိပါဒအရှိခံပြီးတော့အကုသိုလ်ဖြစ်ခံပြီးတော့ရိုက်လိုက်တယ်။အော်မိဘမေတ္တာများကြီးမားလိုက်တာနဲ့လောကကတော့ပြောမှာပဲနော်။ဒါလောကအကြသာမိဘမေတ္တာဖြစ်တာဓမ္မသဘောအရှိတိုင်းအမှန်တရားတိုင်းကြည့်လိုက်တဲ့အခါကျတော့မေတ္တာအစစ်မဟုတ်ဘူးမေတ္တာအတူကြီး။ကရုဏာကလည်းကရုဏာအပြည့်မဟုတ်ဘူးကရုဏာကြောက်ကြကြီး။ကြောက်ကြကရုဏာကြီးပေါ့နော်။သတ္တုသားလေးကြတော့နှစ်ဖြာဖြစ်မှကြောက်တယ်သွေးလွန်တူပွေးဖြစ်မှကြောက်တယ်ချင်းလေးပြီမှကြတော့ကြောက်လားမကြောက်ဘူးပါဖို့ပဲတနာကရုဏာရှိတယ်ချင်းဖို့ကြတော့တနာကရုဏာမရှိဘူးဆိုတော့ဒါကွက်ကြားကရုဏာဖြစ်နေပါတယ်ကရုဏာစစ်စစ်ဆိုတာတတဝါအလုံးရဲ့ဆင်းရဲဒုက္ခကိုဖယ်ရှားပေးခြင်းနဲ့စိတ်ကိုခေါ်တာဖြစ်ပါတယ်ဒါကြောင့်ကွက်ကြားကရုဏာလည်းမဖြစ်စေနဲ့ပေါ့နောက်အတုကရုဏာလည်းပဲမဖြစ်စေနဲ့ပေါ့လေကရုဏာအတုလည်းမဖြစ်စေနဲ့ဒါဘာနာတိပါဒနဲ့ပတ်သက်တဲ့ကရုဏာအတုပြောမယ်ဆိုရင်ဒါလည်းသားမီသားဖန်စီရပဲဆိုကြပါစို့သမီးနဲ့အဖေနဲ့ပေါ်ဒီတခါကြတော့နော်အဲ့ဒါသမီးနဲ့ဖနေတမီးကြတဲ့လူကနေလိုက်ရင်သမီးကအိတ်နေတာအိတ်နေတဲ့အချိန်မှာချင်းတကောင်ကလာကိုက်တော့အဖေကဒီချင်းကိုဖြန်းကလေးနဲ့အားပိုင်ရိုက်ပလိုက်ခြင်းနဲ့ရိုက်တပလိုက်ခြင်းနဲ့အဲ့သမီးကိုက်တဲ့ချင်းဆိုပြီးတော့လေရိုက်ခြင်းနဲ့နောက်သူ့စိတ်တက်ကူကလည်းကရုဏာစိတ်မရှိတယ်လည်းပါမယ်ပေါ့လေပါဠိပါဒမကြောက်တာလည်းပါမယ်ပေါ့ဖြန်းကလေးရိုက်ခြင်းနဲ့ဒါပေမဲ့သမီးကလည်းနှိမ့်ချက်ချက်အိတ်ပြောနေတာအဲ့ဒါဖြန်းကလေးရိုက်လိုက်သမီးငိုးသွားလိမ့်မယ်ဆိုပြီးတော့ချင်းကိုမရိုက်ဖြစ်တော့ဘယ်နဲ့နေပြီးနဲ့ဟုတ်သူပြန်လိုက်တယ်။ဒါကတော့ကရုဏာစစ်ဟုတ်ရဲ့လား။မဟုတ်ဘူးကရုဏာအတူပဲသမီးလေးပေါ်မှာတော့အဲ့ရနိုးသွားမှာဆိုတဲ့ကရုဏာလေးရှိတယ်။ချင်းလေးပေါ်မှာကျတော့ကရုဏာမရှိဘူး။အဲ့ဒီလိုအတူကရုဏာမျိုးလည်းမဖြစ်ပါစေနဲ့။ဒါကြောင့်ဆိုလိုက်ပါဒုက္ခမလွယ်ရှက်အားကျွယ်စိတ်ဝေဒနာငွေသနာရဲ့အငွေလေးရှိရမယ်လို့ပြောတာနော်။ဒုဒ္ဒမလွယ်ရှက်အားကျွယ်စိတ်ဝေဒနာငွေသုံးက
ောင်း
အဲ့တော့မြတ်စွာဘုရားရဲ့ဗန္ဒာလိပါဒရှောင်ကျဉ်နဲ့ပတ်သက်လို့ဟောတာတကကရုဏာနဲ့တူကိုပြီးပြီလားဆိုတော့မပြီးသေးကြဘူးတဲ့ကရုဏာဆိုတာမှန်ကတော့သူတစ်ပါးရဲ့ဆင်းရဲဒုက္ခကိုဖယ်ရှားပေးခြင်းတာပြောတာပါနော်အများအားနဲ့လူအောင်သနာတာကုသင်းစာတာတွေပြောတာကရုဏာရဲ့အဓိကအဓိပ္ပာယ်ကတော့သူတစ်ပါးရဲ့ဒုက္ခကိုဖယ်ရှားပေးခြင်းတဲ့သဘောလေးကိုကရုဏာလို့ခေါ်ပါတယ်အဲ့တော့ကိုရင်းစားပြီးတော့မတတ်ရုံနဲ့မပြီးသေးပြန်ဘူးတဲ့မြတ်စွာဘုရားရှင်ကအထွတ်အထိပ်ကိုပြလိုက်တဲ့နောက်ဆုံးတလုံးသဗ္ဗပါဏဗုဒ္ဓဟိတာနုကံပိဝိဟရတိအသက်ရှိတဲ့တရားအားလုံးရဲ့အကျိုးစီးပွားကိုစောင့်ရှောက်ပြီးတော့နေရမယ်။နားလည်လို့အောင်ပြောရမယ်ဆိုရင်သူတစ်ပါးအသက်ကိုမတတ်ရုံနဲ့မပြီးသေးဘူးမသေးအောင်လည်းပဲစောင့်ရှောက်ရမယ်။မသေးအောင်လည်းပဲကယ်တင်ရမယ်။ကဲဘယ်တော့မှလေးနဲ့ထားတော့နော်။ပါဏာတိပါဒပါဏာတိပါဒပြောတော့လွယ်လွယ်လေးအစဉ်မြဲစံကြီးမိမိဖြစ်ကျင့်မယ်ဆိုတော့အမတန်ခက်ပါတယ်။ဟိုကိုတတ်တာမှမဟုတ်တာဆိုပြီးတော့နည်းနည်းလွယ်ချင်းချင်းမသွားရဘူးတဲ့။ကိုရှေ့မှာကိုမကယ်လို့ရှိရင်တရားတော်ကောင်တရားတယောက်ပြီးတော့မယ်ဆိုရင်အဲ့ဒီသူတွေကနေလွတ်မြောက်အောင်ကို့မှာလည်းကယ်တင်နိုင်တဲ့အနေထားရှိတယ်ဆိုရင်ကယ်တင်ရမယ်။ဒါမှပါဏာတိပါဒသိက္ခာပုဂ္ဂိုလ်အထုတ်ထိပ်ဖြည့်ကျင့်တယ်လို့ခေါ်တယ်နော်။ဆိုတော့ကိုရှေ့မှာဟိုမွေကကြွက်ကိုမျိုးမလုံးနေပြီကြွက်ကလည်းမသေးသေးဘူးပေါ့။အဲ့ဒါဆိုရင်ကြွက်ကိုငွေကပါးစပ်ကနေလွှတ်အောင်မောင်းထုတ်မလား။ဟိုသူ့စားသူစားရပဲဆိုရင်ဖာတိဖာသာနေမလား။ပြေးကြလို့လား။တချို့ကထင်ကြတယ်နော်။ငွေကကြွက်ကိုသို့မဟုတ်ဖားကိုမျိုးနေမျိုးမလို့လုံနေတဲ့အချိန်နှစ်ကောင်လုံးနဲ့ရှင်နေသေးတယ်။ကြွက်ဖားရလဲကြွက်သို့မဟုတ်ဖားကလည်းရှင်နေသေးတယ်။အဲ့ဒီအချိန်မှာသွားပြီးတော့မောင်းထုတ်လိုက်မယ်ဆိုရင်သူများအစာကိုနှောက်ယှက်ပြစ်ပြရတဲ့တောင်အကူအညီဖြစ်တယ်လို့တချို့ကအယူလွဲတာရှိတယ်နော်။မဟုတ်ဘူး။အဲ့ဒီလိုအသက်ရှင်နေတဲ့တဘာတကောင်ကိုတခြားတဘာတကောင်ကဆက်ဖြတ်ဆားသဖို့လုံနေတဲ့အချိန်မှာကိုကမောင်းထုတ်ပြီးတော့ဖယ်ဖြစ်ထားဖယ်ရှားပြီးလိုက်မယ်ဆိုရင်ကုသိုလ်ရပါတယ်ကြွက်ကလေးဖားကလေးရဲ့အသက်ကိုဆန့်ရှောက်လိုက်ရရောက်သွားတယ်ဒါပြန်ငွေရဲ့အစာကိုတော့ဖြည့်ဆည်းရရတယ်လို့ဆိုတော့မရောက်ဘူးငွေကိုလည်းပဲပါဏတိပါဒအကုသိုလ်တစ်ခုမကျွလို့မရအောင်ဆန့်ရှောက်ရမရောက်ဘူးလားနှစ်ဖက်တောင်ဆန့်ရှောက်ရရောက်တယ်နော်ကြွက်ကလေးလည်းအသက်ဘေးကကျင်းဝေးသွားတယ်။ငွေလည်းပဲပါဏတိပါဒအကုသိုလ်တစ်ခုတော့ကျင်းသွားတယ်။ဘလောက်ကုသိုလ်ရထားလဲ။ဒါကြောင့်မို့ကိုရှိမှတရားဝါဒကောင်ပြေတော့မယ်ဆိုတာတွေ့တယ်လို့ကိုကလည်းကျေတင်နိုင်တဲ့အနေထားရှိရင်ကျေရမယ်။ဟုတ်တယ်လို့ကတော့တောင်ပေါ်မှာသူတို့ခါချင်းတကောင်ကနှာခေါင်းလေးတကောင်ကိုခါချင်းတကောင်မကောက်ခါချင်းလေးနှာခေါင်းကနှာခေါင်းလေးတကောင်ကိုဆွဲနေဆွဲပြဆွဲချီနေတာ။နှာခေါင်းလေးကလည်းမတည်သေးဘူးအသက်ရှင်ပြီးတော့လက်ကလေးချင်းလေးစုပ်လို့အဲ့ဒါဥစဉ်ကလည်းရှိကပြကလည်းပကံဆိတ်ပြီးတော့အပြန်လာနေဆိုတော့တခါကြီးဒီခါချင်းလေးတွေဖယ်လိုက်ဖယ်လိုက်ဆိုတော့ဖယ်လိုက်ဆိုပြီးတော့ဖယ်ထိုင်ရခါချင်းကလည်းမြဲနေအောင်ကြိုက်ထားတာဆိုတော့လွယ်လွယ်နဲ့တော့ဖယ်လို့မရဘူးပေါ့ဖယ်လိုက်တာနှံကောင်းကြီးခြေထောက်တစ်ထောင်တောင်ပါသွားပြီလေနော်အပါသွားတာဖြစ်လျက်ကခြေထောက်ကျက်တော့မလားလို့မတွေးနေမပြတ်ပါဘူးကိုယ်ကခြေထောက်ကျက်ဆိုခြင်းနဲ့ freedom နဲ့လောက်တာဟုတ်ရဲ့လားမဟုတ်ဘူးသူ့အသက်မှာကိုယ်ကဖာပြီးဖာတာနေလိုက်မယ်ဆိုလို့ရှိရင်ဒီနှံကောင်းလေးဒီခါချင်းလေးဝိုင်းဖယ်တာနဲ့မတွေ့ဘူးလားပြင်းမှာကိုရှိမှာတရားတော်ကောင်ပြီးတော့မှကိုမြင်နေကိုပြည့်လို့ရတယ်ဆိုရင်ဖာပြီးဖာတာမြင်နေအလုပ်တွေဘလောက်ကြီးကြီးကျယ်ပြင်းအောင်ကျယ်လိုက်ပါသဗ္ဗပါဏဗုဒ္ဓဟိတံကိုကံပြီးဆိုတာအင်မတန်လေးနဲ့တင်တော့တက်ရှိတဲ့တရားရဲ့စီးပွားကိုစောင့်ရှောက်ဆိုတဲ့နေရာမှာစီးပွားတွေကအမျိုးမျိုးရှိတာဆိုတော့ဒီနေရာမှာဘာစီးပွားကိုဆိုလိုတာလဲဆိုရင်အသက်ဒီဟုသောစီးပွားကိုဆိုလိုတာပါအသက်ရှိတဲ့တရားရဲ့အသက်ဒီဟုသောစီးပွားကိုစောင့်ရှောက်ရမယ်ဆိုတော့တချို့ကလည်းသူတို့ကအသက်ကိုဘေးမှန်ပြီးတဲ့သဘောနဲ့ဆိုပြီးတော့တက်တက်လို့မစားဘူးလား။စားတယ်နော်တက်တက်လို့စားတယ်သူပြောနေတာမဟုတ်ဘူးနော်။အဲ့တော့တက်တက်လို့စားရင်လည်းတကယ်ဘေးမှန်မဖြစ်သေးဘူး။ဘေးမှန်အဆင်းဆိုတာကကုရှိမှာတရားတော်ကောင်ပြီးတော့မှမြင်ပြီ။အဲ့ဒီတရားမသေးအောင်ကိုကစောင့်ရှောက်ကြည့်နေလိုက်တယ်ဆိုရင်တော့ဒါမှဘေးမှန်အဆင်း။ဆိုတော့ကုရှိမှာနွားတကောင်ကိုတက်တော့မှမြင်နေပြီ။အိုးအဲ့ဒီနွားလေးတကောင်ဘယ်လောက်ကြလဲ။ဘလောက်ကြတယ်တထောင်ကြတယ်ဆိုတော့ဥပမာအဲကျမဝယ်ပြရည်ကျွန်တော်ဝယ်ပြရည်ဆိုပြီးတော့အဲ့ဒီနွားကိုတတ်တော့မဲ့ဆဲဆဲနွားလေးကိုတထောင်နဲ့ဝယ်ပြီးတော့ဘေးနဲ့ဆွတ်လိုက်မယ်ဆိုရင်အဲ့ဒါဘေးနဲ့အစ်စ်နော်တော်တော်လေးဆက်ရတယ်ကဘယ်အသက်ရှိကုန်လဲကြည့်တယ်နော်မပြောတည်မှုနော်သူကတတ်မဲ့တွေကိုပဲကြည့်တင်နေတာဟုတ်လားမေတ္တာမေတ္တာဆိုတာအသက်ရှိပေါ်မှာထားရမှာလားတတ်မဲ့ပေါ်ထားရမှာလားအသက်ရှိပေါ်မှာကိုယ့်ရှေ့မှာရှိတဲ့ကျန်သားတော်ကြီးတွေငါတို့ငါကျော်ကြီးတွေကအသက်ရှိလားတတ်မဲ့လားကျေတူတနာပါတယ်ဆိုပြီးတော့ရှောင်းလို့လည်းဘင်းနဲ့ချက်ပါမလားမဖြစ်ဘူးနော်အသက်ရှိတဲ့ကတော့ပါတေလူဆဲဆဲတက်ရှိတဲ့ကတော့ကိုအဲ့ဒီအသက်ဘင်းကနေပြေတင်လိုက်မှဘင်းမျိုးဖြစ်ပါတယ်ဒါကြောင့်နှစ်ဆန်းတည့်တူပါလို့ဆိုရင်ဘင်းမဲ့ဆက်တာတွေပါတယ်မလုပ်ကြဘူးလားလုပ်ကြတယ်နှစ်ဆန်းတည့်နေမှမလုပ်နဲ့နေတိုင်းလုပ်နေအောင်ကြိုးစားနော် ခုနလိုပဲကိုပေါင်ဝင်းကြီးမှာအိမ်မဲ့ကောင်ကအိမ်ညောင်လေးကိုအိမ်ညောင်လေးကဒီအကောင်လေးတွေပေါ့လေရင်ကောင်လေးတွေဖြစ်ဖြစ်လိမ့်တာလေးဖြစ်ဖြစ်ဖမ်းမဲ့ဟာမျိုးကိုမကြုံရဘူးလားကျုံရတဲ့အခါကျလို့ရှိရင်အသာလေးလက်လိုက်ကြည့်နေမှလားကဲမှာလားကဲရမှာလို့တရဝတကောင်ကတရဝတကောင်ကိုတတ်မလို့လုံနေရင်လည်းကဲရမှာပဲတတ်မလို့မလုံလို့ပဲဒီတိုင်းထားရင်ပြေးမယ်ဆိုတော့ကိုပြင်မှာကြရမှာပဲဒါနဲ့ပတ်သက်လို့ဦးဇင်းကစိတ်မကောင်းတာလေးတစ်ခုရှိတယ်သိမကြသေးဘူးဦးဇင်းတို့တောင်မှဆန္ဒကန်နဲ့မှလိမ့်ကြလေးတစ်ကောင်ကကိုယ်နဲ့ကျန်နာမှသူကကန့်နေတာဘူးတခါပြန်တော့လည်းအဲကန်နဲ့ထိရောက်လာတတ်တယ်အဲ့ဒါဒီလိမ့်ကြလေးကိုအပြင်ထုတ်ပေးခြင်းနဲ့ဦးဇင်းတို့ကဒီကြောင်းနဲ့ရောက်လာတဲ့ဂျင်းနဲ့စသည်ချင်းနဲ့စသည်ဘာကောင်းဝင်လာဝင်လာအဲကန်မော်လီနဲ့ခပ်ဖောက်ဖောက်ဖမ်းတချို့ပြင်မဲ့တော့ကချင်းလိုကြတော့လက်ကမလည်းပါလို့လို့မရဘူးပေါ့လေလက်ကလေးနဲ့ခပ်ဖောက်ဖောက်ဖမ်းပြီးတော့အပြင်ရှုပ်ထုတ်ပေးတယ်ကိုလှုပ်ပြလိုက်လို့တော်ပါလေးတကောင် YouTube ဖုံးပါပြီးတော့ပြန်လာတာဒီအင်မတန်ကြည်ညိုချာကောင်းတာကိုနော်အဲ့ဒါအဲ့ဒီလိမ့်ကြလေးဆိုလည်းထုတ်ပေးခြင်းနဲ့စိတ်ပေါ်တယ်လိမ့်ကြလေးမောကြည့်တယ်လိမ့်ကြလေးအောင်းနာလာသမ်းမှာကိုရင်ကမောင်းထုတ်ပေးပါမယ်ဒီလိုအတန်ထုတ်ပြီးတော့ကိုပြောမိတာအဲ့ဒါမဲ့လိမ့်ကြလဲစဉ်းကုန်မလားလူစကားနားမလဲလို့လားမသိပါဘူးအဲ့ဒါလိမ့်ကြလေး3-4ရက်ခဏခဏပြင်အောင်ဒီကလေးထုတ်ပေးခြင်းလိုက်တာဒါမဲ့မီးလည်းမမီးဦးစင်းကြောင့်ကမြင်လဲနေနဲ့မြင်တော့ကိုနည်းနည်းကျန်တော့သူကကန့်နေတော့အဲ့ဒီတီတက်လို့ရတဲ့ခုံတွေပါလေလည်းမရှိသေးဘူးခုံကြီးကလည်းရှိတယ်ဦးစင်းတက်ပြီးဖမ်းပါတယ်အဲ့ဒါတနည်းကြတော့မနေ့အာယုံပေါ့လေအာယုံမတက်ခင်ပေါ့မနေ့ရက်ကမျက်နှာသိပြီးလို့ရေးတောင်းရေးတောင်းမှုလို့ဆိုပြီးတော့မျိုးပုဂံနဲ့လည်းရေးဦးစင်းရှိတဲ့နားလည်းသွားလေရောရေးဦးစင်းပြီးနေမှာအဲ့ဒီလိပ်ကြလေးကပက်လက်လာပြီးပေးနေပြီဟိုပင့်ကူခေါင်းအုံနာဖောက်ထားလို့ပေးတာလည်းမဟုတ်ဘူးသူကသူအာဟာရပြတ်ပြီးတော့ပေးသွားတာသူကစားရအာဟာရမှဒီကြောင်းနဲ့ပဲရှိပါမလဲကျွန်တော်စကားလေးတက်ထားတာဆိုတော့အကောင်းကောင်းလေးတော့တိတ်မရှိဘူးနော်ဒီလိုလောက်ကြလေးမှာအစာအာဟာရပြတ်ပြီးတော့ပြေးတော့ဩငါခိုးရက်ကမရရအောင်ကဲတင်လိုက်ရကောင်းပါပဲနောက်ဆိုလို့ရှိရင်တော့ငါကြောင်းနေမှာအကောင်တကောင်ကောင်ဒီလိုပဲဆက်မရဘဲနဲ့ပြေးမိနေတယ်ဆိုတော့ငါရအောင်ကဲမင်းဆိုတဲ့စိတ်ကလေးဆုံးမချက်ချထားလိုက်တယ်နော်အဲ့ဒီလောက်ကြလေးဥစဉ်တတ်တာဟုတ်ရဲ့လားမဟုတ်ဘူးမဟုတ်ပြီမဲ့ဒီတိုင်းထားရင်ပြေးမယ်ဆိုတာသိနေလို့ရှိရင်တော့ကဲတင်ရမယ့်ဝိဒ္ဓယာမရှိဘူးလားကဲတင်ခြင်းနဲ့စိတ်မမွေးပြန်ဘူးလားမွေးရမယ်ဒါမှပြေတော့ကောင်းစိတ်တဲ့အဆင်မြင့်တယ်လို့ခေါ်တာနော်ဟိုသူဝင်လာတာပဲသူထိုင်နေသူတမ်းပဲဆိုပြီးတော့ထားလိုက်လို့ရှိရင်ဒါဥပဒ္ဒါမဟုတ်ဘူးနော်တချို့ကသူထိုင်နေသူတမ်းပဲစိတ်ကြည့်နေတော့ဆိုတော့ဥပဒ္ဒါထင်တယ်မဟုတ်ဘူးတကယ်လို့ဥပဒ္ဒါဆိုရင်လည်းမောဟနဲ့ရှင်တဲ့ဥပဒ္ဒါပဲဖြစ်မှာပဲအကုသဥပဒ္ဒါပဲဖြစ်မှာပဲဥပဒ္ဒါတရားတွေကအများကြီးရှိတယ်နော်အဲ့ဒါအဲ့ဒါမျိုးကလေးကဖာတိဘာသာမငြိရဘူးကိုပြေလိုက်ရင်အသက်ရှင်ရတဲ့တရားကိုတွေ့နေရင်ပြေပြအောင်ကိုပြောရမယ်ဒါကြောင့်မြတ်စွာဘုရားကသူများအသက်မသက်ရုံနဲ့မပြီးသေးဘူးတဲ့အသက်ရှိတဲ့တရားရဲ့အသက်ကိုကျေးဇူးတင်ပါဆောင်းလျှောက်ပါဘလို့အဆင်မြင်ထားတယ်တရားနာပြီးတော့အဲ့ဒီအချက်ကိုလိုင်းနာနိုင်ပါမလားအဲ့ဒါအသက်ရှိတဲ့တရားရဲ့အသက်ကိုဆောင်းလျှောက်ရမယ်ဆိုတဲ့အချက်ကလေးဦးဇင်းတို့ကအင်မတန်သဘောကျတယ်သဗ္ဗပါဏဗုဒ္ဓဟိတာနုကံပိဟုဆိုတဲ့ဒီဆိုလို့ကိုမပွားနိုင်ပါဘူးချက်တွေးမယ်ဆိုလည်းတွေးလို့ကိုမကုန်နိုင်တော့ပါဘူးခုနဒေးမဲ့ထက်တယ်ဆိုတော့ငါလွတ်တယ်ဆိုတော့ငါအကြောင်းသတိရမယ်ဦးဇင်းတို့ကလေးတော့ငါပေါ့လေအသက်ဘယ်လောက်ရှိမလဲဆိုတော့ဦးဇင်းတို့ခုနှစ်နှစ်ရှိနေလောက်ရှိမှာပါ။တောင်ကြီးမှာနေတော့ကအဲ့တော့မေတော်ကြီးကဈေးထဲနေငရက်နေဝယ်လာတာပေါ့။ငရက်နေဝယ်လာတာသူကတော့အသေးဆုံးကြီးဝယ်လာတာပါပဲ။ဒါပေမဲ့အိမ်ကတော့ရှင်းလေးကနေတုံလဲကြည့်လိုက်တော့ငရက်လေးကရှုပ်နေတယ်နော်။ရှုပ်နေဆိုတော့မသိသေးဘူးဆိုတဲ့အဓိပ္ပာယ်ပေါ့။အဲ့ဒါနဲ့မေတော်ကြီးကဇလုံလေးတစ်ခုဇလုံလေးတောင်အောင်မှတ်မိတယ်အစိမ်းအောင်နေနော်။အဲ့ဒါဇလုံးအစိမ်းလေးထဲမှာငញ្ញံလေးကိုထည့်ထားလိုက်ဝယ်လာတော့ဒီကောင်ထဲမှာကောက်ဘူးပေါ့လေတုံးလေးကောင်ဖြစ်မှာပေါ့အဲ့ဒါထားပြီးတော့သမင်းစည်းလေးတွေပါလိမ့်အစာလေးတွေပါထည့်ပေါင်မုံလေးတွေပေါ့လေအစာလေးတွေပါထည့်ပြီးတော့ကျွေးထားလိုက်သေးတယ်တကယ်လို့ရေထဲမထည့်ဘဲနဲ့အပြင်မှာဒီတိုင်းထားလိုက်မယ်ဆိုရင်လေတို့တော့သူတည်တော့မှာပဲငါချက်တော့မယ်ဆိုပြီးထားမယ်ဆိုလည်းမဖြစ်ဘူးလားဖြစ်တယ်ဒါပေမဲ့ရေထဲထားတာနဲ့အပြင်မှာထားတာနဲ့တူပါမလားမတူဘူးရေထဲထားတယ်ဆိုတော့နည်းနည်းတော့ပို့ပြီးတော့အသက်ရှင်နိုင်နေတာပေါ့လုံးဝကြီးတော့ရှင်ဖို့တော့မလွယ်ဘူးပေါင်းဆိုတော့ငသိနေကလည်းထုတ်ထားပြီးပြီကိုနော်ထုတ်ချက်ကအားပြော်သွားလို့ဒါမှမဟုတ်လက်ကိနေနဲ့လွယ်သွားလို့ဒါမှမဟုတ်ငါးကိုပဲအသက်ကျင်းလို့ဖြစ်ဖြစ်ပေါ့ဒီကမသိချက်ချင်းမသိတာငသိနေထုတ်ထားတော့ငါးလည်းခေါင်းလေးတော်တော်မူးနေပါပြီဒီတော့အသက်တော့လည်းမရှင်းနိုင်ဘူးဒါပေမဲ့ရှင်းတဲ့တော့ရှင်းပါသေးလေဆိုပြီးတော့မေတော်ကြီးကထည့်ထားဦးဇင်းတို့ကလည်းခလေးဆိုတော့ငါးလေးဒီဇလုံးလေးထဲမှာရှိတဲ့ဆိုတိတ်ပြောတာပေါ့ညီကလေးကဝိုင်းကြည့်ဦးငါလေးရေမသိပါသေးနဲ့မသိပါသေးနဲ့ဆူတောင်းကြတာဝိုင်းပြီးတော့နော်တကယ်လို့ဒါ10ရက်15ရက်နေဒီကငါမသိဘူးဆိုရင်ရေရှိတဲ့ကန်ထဲမှာဦးဇင်းကသွားဆွတ်ပေးလို့ပါပဲဒါပေမဲ့ကန်ဆွေးကျင်တော့3ရက်လာနေတော့ငါလေးကလည်းပြေးသွားတယ်ပြေးသွားတော့လေဟလာနန်းနမင်းလေးအုပ်ပြီးတော့ချက်စားလိုက်ရတော့တာပေါ့လေစေတနာနဲ့ပြေးပြီးမှတော့သနာလို့မှမဖြစ်တော့တာအသေးဖြစ်သွားပြီကိုနော်ဟိုစကြတဲ့က ဟိုဇလုံးစိမ့်နဲ့ထည့်ထားခဲ့ကွာဒီကောင်တင်ချက်ဆိုင်မယ်ဒီကောင်တင်ချက်ဆိုင်မယ်ဒီလိုစိတ်တော့မရှိပါဘူးเนาะအဲ့ဒါအသက်ကိုရှိပြီးဖြစ်လာပါပဲအဲ့ဒီလိုစိတ်မျိုးယောဂီတို့အိမ်မှာဈေးထဲကထုလိုက်တာမပင်မနဲ့လောက်တော့ဆက်ထုလိုက်တာလားထထူရင်လည်းထူတောင်းတချို့ကိုမထူရင်လည်းချင်းတောင်းကြီးကြိုင်ပြီးတော့အမထူတာမသိသေးဘူးဆိုပြီးတော့ဟိုအမသွားထူခိုင်းမှာဟိုဒီလည်းထူပြီးလည်းပြန်ထူခိုင်းမှာနော်အဲ့ဒါဆိုရင်ပဏာတိပါဒထိုက်တာပဲအမကလည်းဝယ်ကလေးကလည်းဟိုတချို့ကလည်းအရှင်လေးနဲ့ညှို့ထုတ်ပြီးဝယ်တဲ့လူပဲရှိတယ်အမကအဲ့လိုဝယ်ရင်ကိုယ့်ကိုယ်ကပဏာတိပါဒထိုက်နေတာနော်ကိုယ်ကိုယ်တိုင်တမ်းမှာပဏာတိပါဒထိုက်တယ်လို့ဒီတော်တော်များများကထင်နေကြတယ်မဟုတ်ဘူးအမဟိုအကောင်ကြီးချင်းနေကြမှာဘယ်လောက်သားတော့ဆက်ဝယ်ချင်းကြီးမှာတခါလည်းထုတ်ပြီးလိုက်တော့ပါဏာတိပါဒထိုက်ပြီပေါ့သူကသူသိပြီးသားဟာကိုဝယ်ရင်တော့ပါဏာတိပါဒမထိုက်ပါဘူးနော်အစွန်းမရဖို့လိုတယ်တချို့ကျတော့လည်းသိတဲ့ဟာလည်းဝယ်တဲ့လူရှိတော့တတ်တာပဲဝယ်တဲ့လူလည်းပါဏာတိထိုက်တယ်ဝယ်တာကလည်းစားတဲ့လူရှိတော့ဝယ်တာပဲစားတဲ့လူလည်းပါဏာတိပါဒထိုက်တယ်လို့ဒီလိုအစွန်းရောက်တတ်တယ်မရောက်ပါနဲ့သူပါဒသူသိပြီးသားဝယ်စားလို့ကတော့ပါဏာတိပါဒမထိုက်ပါဘူးနော်မသိသေးတဲ့သူကိုစားဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တတ်ခိုင်းလို့ရှိရင်တော့ပါဏာတိပါဒထိုက်ပါလေဒါကြောင့်သူတစ်ပါးအသက်ရှိတဲ့တရားဝါရဲ့အသက်ဒီလိုစီးပွားကိုစောင့်ရှောက်ပါဆိုတဲ့ကရုဏာစိတ်ကရုဏာလက်ဟာဘလောက်အဆင့်တန်းမြင့်ထားလဲအဲ့ဒီစိတ်မျိုးမွေးနေတဲ့အထိကြိုးစားကြရမှာနော်ဒီအနာဒိတာများကိုရှိမှတရားဝါကြီးတွေဥစဉ်တို့တောင်းပေါ်မှာတော့ခဏခဏကြုံပါတယ်ဥစဉ်တို့ကျင်ငယ်လေးစွာလေးစွန့်အောင်လဲဆိုလို့ရှိရင်လေဒီကြီးခြေခွက်ထဲကဇီလေးကိုကြည့်လိုက်ရသေးတယ်တစ်ခါတည်းကျတော့ပင်ကူလေးတွေတို့ဟိုကိုဟတ်တတိလေးတွေတို့တချို့အမိမဖော်တတ်တဲ့အကောင်လေးတွေတို့ရေထဲမှာကြံ့နေတတ်တာမရှိဘူးလားရှိတယ်ကိုကစွန့်ချလိုက်ပြီးတော့ခလုတ်ကိုနှိပ်ထားလိုက်မယ်ဆိုရင်ရေထဲမှာအကောင်လေးတွေပါမသွားနိုင်ဘူးလားပါသွားမှာရေထဲမှာတော့ရေမုန်းပြီးပြန်မှာပေါ့ကို့အနေနဲ့ကဒီကျင်ငယ်ကွက်ထဲကရေလေးက6ောက်သိန်းတော့မရှိဘူးဘာမှမပြောပါတော့ပြင်မယ်ဒီအသင်ကူတတိလေးကိုဟတ်တတိလေးတော့ကြတော့တကယ်ကိုလှိုင်းလုံးကြီးတဲ့ပင်လယ်ထဲတောင်းသွားတယ်လို့ကိုဖြစ်တာနော်ဒါကြောင့်မလို့အဲ့ဒီလိုကျင်ငယ်ဆွတ်လာမယ်ဆိုရင်ဂျူကလေးအရင်ကြည့်ရတယ်မှောင်ရင်တံမီးနဲ့ကိုထိုးကြည့်ရတယ်ကြည့်ပြီးတော့အကောင်လေးကိုကြံ့ကြံ့ပြီးအရင်ဆုံးအပြင်ကိုဆဲတင်ဆဲတင်ပြီးတော့မှကိုကဆွတ်ရတယ်တို့ကသူတင်လည်းနေပြီးတော့မတတ်နိုင်ဘူးဆိုပြီးတော့ကိုယ့်ကိုဆွတ်ချလိုက်လေရတော့ရတာပေါ့ဒါပေမဲ့စက်ကွင်းတော့ပါမလားမလို့ဘူးစက်ကွင်းလွတ်တယ်ပဲထားအောင်သူတော်ကောင်းစိတ်တဲ့အဖြစ်မြင်ပါမလားမမြင်ဘူးအဲ့ဒါလေးတွေကဲတင်ရမှာခုနကယူကြည့်တယ်ဆိုလို့အကောင်လေးတွေဗာလေးတွေတချို့ကတော့ဟိုမတတ်ဖက်နဲ့ဖယ်တော့ဖယ်ပါရဲ့ဥပမာဆိုတော့ပြောစိတ်ကလေးကလက်ပေါ်လာပြီးတော့ kait နေတယ်။ဒါမှမဟုတ် kait မလို့လုပ်နေတယ်ဆိုလို့ရှိရင်လေကအသက်ကိုအောင်းထိုက်ပြီးတော့ဗစက်ကိုပါဖောင်းကိုလေနဲ့ပြင်းပြင်းပုတ်မထုတ်ပြဘူးလား။ကဲဖြင်းဖြင်းလေးလေမှုန့်လိုက်လေကြားသွားမှာဒီစားဘာလို့အားကုန်ချာ။နောက်ကလည်းနဲ့သာဖြင်းမတတ်တာအားကုန်မှုန့်တယ်မှာတော့ဟိုကတင်းရင်နဲ့တည်သွားမှာနော်။ကိုယ်လေနဲ့မောမတူးတက်တော့ဆိုင်ကလုံးမှုန့်နေတဲ့ကိုပြင်းပါလေ။နော်ကိုယ်ပါစက်နဲ့မှုန့်ထွက်နေတဲ့လေကဆိုင်ကလုံးမှုန့်နေတဲ့ကိုပြင်းတယ်။အဲကြောင့်ဖြင်းဖြင်းလေးပဲမဟုတ်ပါ။အဲ့ဒီဒီပိုးလေးတွေပါလေးဖမ်းပြီးတော့လေအိမ်သုံးလေးတက်ကနေပေါ်နေအေးကနေပြစ်မချဘူးလား။ကဲကို့အတွက်တော့ဟောဒီပိုးလေးဆိုတော့ပေါ့ပါလေဒီဘာမှမဖြစ်နေတဲ့သူ့တက်တော့လင်းရင်ပြက်ကြတာတည်းဆိုသေးတယ်။နော်ဒီပိုးလေးအေးကနေပြစ်ချက်တော့လင်းရင်ပြက်ကြတယ်သူ့မှာနာမှာပေါ့။အဲ့တော့ကရုဏာဆိုတာကအဲ့ဒီလိုမတက်ရုံနဲ့မပြီးဘူး။အော်အဝေးကနေပြစ်ချက်မသိဘူးပဲထားပေါ့။နာတော့မှာပဲ။ခြေတော်ကလေးပါလေးကျိုးရင်လည်းကျိုးတော့မှာပဲ။ဖြည်းဖြည်းလေးနှိပ်ပြီးတော့ချလို့မရဘူးလား။ကရုဏာစံချိန်ကအဲ့ဒီထိသွားမှာနော်။ပါဏာတိပါဒပုံပေါ်လေးမထွက်နိုင်တဲ့ခုတဏှာကြီးပဲကြော်တာကိုဟောလို့မကုန်နိုင်သေးဘူးမထူဘူးတဏှာကြီးတိတဲ့ဒီကိုဟောလိုက်မှဖြစ်တော့မယ်အဲ့ဒါကြောင့်သဗ္ဗဘာဏမှုတဲ့ဟိတာနုကံပိဝိသတိအမှန်တန်ရေးကြည့်ပါတယ်ဒါကြောင့်ဆွေလဲပါအသက်တည်ရေးဆောင်ရှောက်ပြီးစိတ်အေးနိဗ္ဗာန်တွေ့နေရှိမှတွေ့တစ်ခုပါပြီးတာတွေ့မလို့ညတော့နိဗ္ဗာန်မွေ့လို့လိုက်ကြဆိုနိဗ္ဗာန်မှာမွေ့လို့ရမှာပေါ့နော်အဲ့ဒါဆက်လိုက်ပါအသက်ဒီရေဆောင်ရှောက်ပြီးစိတ်အေးနိဗ္ဗာန်မွေဆိုလိုက်အသက်ရှိတဲ့တရားဝင်အသက်ခိုင်မြဲတည်တံ့ဖို့အရေးဆောင်ရှောက်ပေးမယ်ဆိုရင်သစ္စာပေါ်မှာလည်းကိုယ်စိတ်ကြီးအေးပါတယ်၊တဏှာမှာလည်းစိတ်ကြီးအေးပါတယ်၊နောက်ဆုံးတော့နိဗ္ဗာန်ချမ်းသာမှာမွေ့လျော်ရပါတယ်လို့ဆုလိုပါတယ်နော်။ဒါကြောင့်သူတစ်ပါးရဲ့အသက်စီးစိမ်အသက်ကြီးသောစီးစိမ်ပေါ့လေတခြားစီးစိမ်ကခဏထားလိုက်။သူတစ်ပါးရဲ့အသက်ကိုလည်းကိုယ်ကဆောင်ရှောက်အောင်ဆောင်ရှောက်မယ်ဆိုခုနပြောသလိုမတိုက်ရုံမပြီးဘူးမသေးအောင်ဆောင်ရှောက်ရမယ်။ဆောင်ရှောက်တဲ့ဆင်းရဲမှာဘာပဲပြောပြောအနည်းနဲ့အများတော့တခါတည်းမှာအကုန်ကြတယ်ပါတယ်ဆိုတော့လည်းလာနိုင်တယ်နော်ခုနလိုခါကျင်လေးလက်ထဲကနေခါကျင်လေးရဲ့ဗစက်ထဲကနေ နောင်နောင်လေးလုံးအောင်လုပ်တဲ့ကိစ္စမှာတော့ပတ်စံကြားမှာတော့မကုန်ဘူးပေါ့ဒါပေမဲ့အချိန်လေးတော့ပေးရတယ်လုံးအားလို့တော့နည်းနည်းတော့ပေးရတခါတည်းဟန်ကြတော့ပတ်စံမှာပေးရတာမျိုးလည်းရှိနိုင်တာပေါ့ဆိုတော့မစားရရင်ကိုယ်ကမကိုမကြွေးလို့မစားရရင်ပြီးတော့မှညှက်ကလေးတွေရှင်ကလေးတွေကိုကကြွေးမယ်ဆိုလို့ရှိရင်တော့ပတ်စံတော့နည်းနည်းတော့မကုန်နိုင်ဘူးလားကုန်နိုင်တယ်အဲ့လိုအကုန်ခံပြီးတော့လည်းစောင့်ရှောက်ရမှာပဲနော်လူရည်ဒီမှာဥပမာညှက်ကလေးတွေအစာရေးစားပြက်လန့်နေတယ်ဆိုလို့ရှိရင်ကိုကဆံလေးတွေကျက်တယ်လို့စကားလုံးလေးတွေကျက်တယ်လို့ပဲစီလေးတွေကျက်တယ်လို့စသဖြင့်ဒါနပြုရမှာပဲကိုကျွေးလိုက်တဲ့အစာလေးစားပြီးတော့မသိဘဲနဲ့ကြီးနေပါသေးမေတ္တာလေးပို့ကရုဏာလေးပို့ပေါ့ရေငန်းနေရတဲ့ရေဆမ်းပါတဲ့အချိန်မှာရေငန်းနေတဲ့တိရစ္ဆာန်လေးတွေကိုလည်းရေလေးတွေတဲပေးလို့အဲ့ဒါမျိုးလုပ်ရတယ်နော်ဒါပါဏတိပါဒသိက္ခာပုရဲ့အစဉ်မြင့်တဲ့စံချိန်ပဲနော်ဒါကြောင့်သီလတစ်ခုကိုသီလနဲ့ဒူအောင်ပြီးပြီးနဲ့စောင့်သိမ်းပြီဆိုတာနဲ့နောက်ကဘာလဲပါလာပြန်လို့ဒါနကလည်းပါလာတယ်ညှက်ကလေးတွေရှင်ကလေးတွေအစာကြည့်တဲ့ကြတော့ဘာလို့ဒါနကိုအဲသူတို့အသက်မတည်ကြပါဘူးနဲ့ဆိုတဲ့စေတနာလေးနဲ့ဆိုတော့ခုနပါဏတိပါဒသီလကိုလည်းအထွတ်ပါဏတိပါဒဝိရတိသီလကိုလည်းအထွတ်ထိပ်စောင့်သိမ်းပြီးတာဖြစ်တယ်ဒါနကုသို့လည်းပြုပြီးတာဖြစ်တယ်ဘယ်ကုသို့မဆိုဒီအတိုင်းပါပဲဒါနကုဒါနနဲ့ဒူအောင်တကယ်လုပ်ပြီးလေဆိုရင်သီလကလည်းနောက်ကကပ်ပါလာတယ်ဘာဝနာလေးကလည်းကပ်ပါလာတယ်သီလကိုသီလနဲ့တူအောင်လုပ်ရင်လည်းဒါနကပ်ပါလာတယ်ဘာဝနာကပ်ပါလာတယ်ဘာဝနာကိုဘာဝနာနဲ့တူအောင်တကယ်အားထုတ်ပြီးဆိုရင်လည်းဒါနတို့သီလတို့ကနောက်ကကပ်ပြီးတော့ပါလာတာပါပဲကိုအားနာနဲ့ကုသိုလ်တစ်ခုကိုပြီးပြီးပြင်းပြင်းလုပ်ဖို့အရေးကြီးပါတယ်အခုပါဏတိပါဒစောင့်သိနေတဲ့သီလကိုအစဉ်မြင့်မြင့်ဖြည့်ခဲ့တာဘာပါလာပြန်ပြီတော့ဒါနပါလာပြီနော်အော်တတဝရီလေးမတည်ထားပါသေးနဲ့ကိုစင်းချင်းကျင်ညာပါသေးစင်းချင်းချင်းကျင်ညာပါသေးလို့စိတ်ထဲကနေမေတ္တာကရုဏာပွားများနေကြတော့ပွားများနေကြတော့ဘာကုသိုလ်ပါလာကြနော်ဘာဝနာကုသိုလ်မေတ္တာဘာဝနာကုသိုလ်ကရုဏာဘာဝနာကုသိုလ်ပါလာတယ်သမထဘာဝနာပေါ့အသေးစိတ်ခွဲမယ်ဆိုရင်တော့အဲ့ဒီကရုဏာစိတ်ကလေးကိုဖြစ်ဖြစ်နေအောင်ရှုလိုက်မယ်ဆိုရင်ဘာဘာဝနာပါပါလာပြန်လို့ဝိပဿနာပါပါလာပြန်နေကေပါဏာတိပါဒာပြီးလာတော့ဟုတ်သေးရဲ့လားမတက်ရုံလေးနဲ့ပြီးသေးရဲ့လားမပြီးဘူးနော်ဒါကြောင့်မလို့ဘုရားသခင်နဲ့ကျုံတဲ့ခိုင်မှာနဇနကကြားတာလေးနဲ့ကျင်းနဲ့မနေပဲနဲ့နည်းနည်းချင်းချင်းပြီးပြီးချင်းချင်းပြီးအောင်လေ့လာရမယ်ဆရာတော်တန်ခိုးတော်ကြီးဟောတာဒီနားလို့စာအုပ်ဒီပါးကြီးဖတ်လို့နဲ့ဒီလိုလေ့လာရမှာအသက်ကိုဆန့်ရှောက်တယ်ဆိုတဲ့နေရာမှာဦးဇင်းတို့ရင်းနှီးကြောင်းဦးဇင်းတို့ကအညာသားပေါ့လေရင်းနှီးကြောင်းသားပေါ့ဟုတ်လားအညာလို့သာပြောရပါမှန်ကတော့အညာမဟုတ်ဘူးဦးဇင်းတို့ရင်းနှီးကြောင်းကြတော့ညီလက်နဲ့အညာနဲ့ကြားတယ်လို့ပြောရမယ်တော့ရှိတယ်လက်ညာလို့ပဲပြောရမှာပေါ့နှစ်ခုပေါင်းလိုက်တော့မှန်ကတော့အညာဆိုကြီးကမကြိုက်ပါဘူးမြေလက်ပဲကောင်းပါတယ်နော်အညာဆိုသူများညာနေတဲ့ထင်နေဦးမယ်ဟုတ်လားငယ်ငယ်တော့တခြင်းနဲ့ကြောက်ရမှာအညာငါ့ကိုမြေနဲ့သူညာသားလားအဲ့ဒီတခြင်းကြောက်ရတဲ့အညာသားဖြစ်ကုန်ဖြစ်နေတာနော်ဟောဆိုအညာငါ့ကိုမြေနဲ့ညာဆိုညာတော့ပဲကောင်းပါတော့ဒါကြောင့်မလို့နောက်ပိုင်းကျတော့လေးလာလိုက်တော့လည်းပထမဦးနဲ့နေထားကြအညာမဟုတ်ဘူးတဲ့မြေလက်တဲ့အဲ့ဒါမြေလက်ဆိုတာလေးပဲကြိုက်ပါတယ်နော်အဲ့ဒါယင်းနဲ့တိုင်းယင်းနဲ့ကြောင်းသားပေါ့အဲ့တော့ယင်းနဲ့ကြောင်းမှာဒကမကြီးတယောက်ဦးဇင်းတို့ရက်ွက်တဲ့ဒကမကြီးတယောက်ရဲ့ခုနသဗ္ဗပါဏဗုဒ္ဓဟိတံလို့ကံပြီးဝိဟရတိလုတ်ပုံလေးရတယ်အတူကြီးကိုသိကံသူကတော့ဒီပါဠိတော်တွေပြီးခြင်းမှလည်းပြီးမှာပါဒါပေမဲ့ပင်ကိုကရုဏာကအားကောင်းတာလीအဲ့ဒါธรรมကြီးညှဲ့ပြီးဆိုလို့ရှိရင်ညီကြီးပေါ့ธรรมကြီးပူတယ်ဒီတိုင်းညှဲ့မချဘူးတချို့ညီကြီးပေါ့ธรรมကြီးပူတယ်ဒီတိုင်းညှဲ့ချရလို့မရှိဘူးလားအဲ့လိုညှဲ့ကြတာပေါ့ဒကမကြီးကဲธรรมကြီးပူညီကြီးပေါ့ညှဲ့ချတာညီကြီးပေါ့မှာအပိုးကောင်လေးမပေးဘူးလားသိမှာအဲ့တော့အဲ့ဒီကမကြီးကသမီးညှဲ့ပြီဆိုလို့ရှိရင်အောက်ခံအင်တုံကြီးထဲမှာရေအေးအေးလေးတွေခံထားလိုက်ပြီတဲ့ရေအေးအေးတွေထည့်ပြီးတော့ခံထားလိုက်တယ်ပြီးတော့မှအဲ့ဒီရေအေးပေါ်မှာသမီးပူလောင်းချပြည့်ချအဲ့တော့သမီးရေအပူကလည်းရေအေးနဲ့တွေ့တော့နွေးနွေးလေးဖြစ်သွားတာပေါ့နော်အဲ့တော့မှခဏလေးအေးခံထားလိုက်ပြီတဲ့အေးသွားပြီရေအေးအေးလေးဖြစ်သွားပြီဆိုတော့မှသမီးရေအေးအေးလေးဖြစ်သွားပြီဆိုတော့မှသွန်လိုက်ပါတယ်သွန်ကနေကြတော့လည်းကြည့်လိုက်တဲ့ပေါ့အကောင်းကြီးမလောင်းကြီးရှိလားမရှိလားမရှိတဲ့နေရာရွေးသွန်အောင်ပါပေါ့နော်ရှိတဲ့နေရာတော့သမီးဟိုပူရာကြောင့်လောင်ပြီးမသိတော့မှရေမုန်းပြီးတော့မသိနိုင်ဘူးလား။ဒါပေမဲ့ရှောင်နေကြတဲ့ကဟိုမမြင်တဲ့တော်လေးတွေမှာတော့မတတ်နိုင်ဘူးပေါ့နော်။အစွန်မရောက်ဖို့တော့အရေးကြီးတယ်နော်။အဲ့ဒါအဲ့ဒီဒီကမှကြီးကလေကရုဏာလေးကကြီးမလေးတဲ့သမီးရေသွင်ရင်ဘာမှအပူမသွန်ဘူး။ရေအင်းလုံးလေးမှာရေအေးလေးခံပြီးတော့ညှက်နွေးနွေးလေးကိုအေးအောင်ပြန်ထားပြီးတော့မှအကောင်းကြီးနေတဲ့နေရာမျိုးမှာသွားပြီးတော့ရေသွန်ပါလေ။ဒါပါဏတိပါဒသိက္ခာပုဂ္ဂိုလ်အစဉ်တန်းမြင့်နဲ့စောင့်ထိန်နေတာနော်။ဒီကနေ့ဦးဇင်းကဘာဏတိပါဒအကြောင်းဆိုတာတရားနာပိသာကိုဆရာတော်ဒီဆရာတော်ဆရာတော်ပေါင်းသူတွေဟောလို့စာရီလေးဖတ်လို့ခလေးကလေးကလူကြီးသူမတွေကလည်းဆုံးမလို့နဲ့ဆိုတော့ပြီးပြီးသားသူများအသက်မတတ်နဲ့ဆိုတဲ့စကားကဦးဇင်းကပြောချင်အောင်မလို့ဒီကနေ့ကရုဏာလက်ဆိုတဲ့ကောင်းစဉ်နဲ့ဟောတာကသူများအသက်မတတ်နဲ့ဆိုတဲ့အပြီးပြီးသားစကားလေးပေါ်မှာထပ်ဖြစ်လိုက်တာမတတ်ရုံနဲ့မပြီးသေးဘူးမသေးအောင်လဲ ဆုံးချက်ပါမသိအောင်လဲကဲတင်ပါနော်မသိအောင်လဲဆုံးချက်ပါမသိအောင်လဲကဲတင်ပါဒါလေးကိုပဲဦးဇင်းကပြောချင်တာဒါလေးစိုးစိုးနေနေမှတ်မိသွားရင်ကျင်းနေပါပြီနော်အဲ့တော့သူများတဲ့မသက်ရုံနဲ့မပြီးသေးဘူးမပြီးအောင်လဲကမ်းမှာဆောက်ရှောက်မယ်တောင်းဝေးရှိတယ်ကိုယ်ချိန်မှာပြီးမဲ့တဲ့တော့ကကိုကကဲတင်နေတဲ့အနေထားရှိတယ်ဆိုတော့ကဲမင်းကိုနွားတဲ့ကောင်တသိန်းလောက်ပေးနေရတာတမ်းနဲ့သူသွားဝယ်လို့ဖြစ်ပါအောင်မလားတသိန်းတော့လည်းကိုတမ်းမှမတတ်နိုင်တာဘူးနော်အဲ့တော့ဒီနေရာမှာပြောမယ်ဆိုရင်ပြောရကအញ្ញင်းနှစ်လွတ်တာတို့ငါးလွတ်တာတို့သူများပေးမဲ့တဲ့ဆိုတာရှိတယ်နော်အဲ့တော့ငှက်လေးဥပမာတချို့ဟိုရဟန်းပုဂ္ဂိုလ်လူပုဂ္ဂိုလ်ပေါ့လေကိုအသက်နဲ့မွေးနေ့တွေဘာဒီမှာတက်စီဆိုပြီးတော့ငှက်လေးလွတ်ငါးလေးလွတ်အဲ့တော့မွေးနေ့မတိုင်ခင်မှာနှမ်းပြီးတော့အော်ရာမှာထားတယ်ဥပမာအသက်တရာပုဂ္ဂိုလ်ကလည်းကဲဂျူအကောင်တရာဟိငါးအကောင်တရာဟိနဲ့မှားမထားဘူးလားဟောကိုလွတ်မယ်လို့လည်းပြောသေးတယ်အခုကျတော့ဖန်ခိုင်းပြန်ရောတဘာဝကြပါအောင်မလားကိုလွတ်ဖို့တက်ကိုအရင်ဆုံးဖန်ခိုင်းလို့ဖြစ်မနေဘူးလားအဲ့ဒါကုသိုလ်ကကုသိုလ်ရောအကုသိုလ်ရောရောနေတာပေါ့နော်သူကသူဆောင်ရင်းနဲ့မိနေတဲ့တဘာဝကိုလွတ်တယ်ဆိုရင်ကုသိုလ်ကရတာဆောင်ရင်းနဲ့မမိတဲ့တဘာဝကိုကဲအကောင်တရာဖန်ဖန်ပြီးမှပြန်လွတ်မယ်ဆိုတော့ကဲတဘာဝကြပါအောင်မလားမကြဘူးကဲမင်းကစေးကစေးလိမ့်လိမ့်မယ်ပါဆိုပြီးတော့စေးမလိုက်ရင်အနာပေါအောင်ဓာတ်နဲ့ခွဲလို့ဖြစ်ပါအောင်မလားနော်လူတယောက်ကိုဒါလေးနဲ့ကျက်စီကလေးလီလီပြီးတော့ကဲကဲငါစေးကုပေးမယ်ဆိုကုသရကျင်လုံးလို့ပါပါဆိုပြီးတော့အဲ့လိုသွားကုလို့ဖြစ်ပါမလားမဖြစ်ဘူးနှစ်တင်ငါးတင်လွတ်တယ်ဆိုတာလေအော်ရာမေးပြီးတော့လွတ်တယ်ဆိုတော့အဲ့ဒီခုနဓာတ်ခွဲပြီးတော့သူများကအနာပြောင်းအရင်အကုသို့လုတ်ပြီးတော့မှစေးကုပေးတယ်လို့ဖြစ်နေမှာနော်ဒါကြောင့်ကောင်းလာကြတဲ့ဦးဇင်းတို့ပြီးခဲ့တဲ့နှစ်ဆန်းတရားတော်ကနှစ်ဆန်းတရားတော်ဒီမှာတရားထမ်းရှိတာပေါ့လေရန်ကုန်မှာနှစ်ဆန်းသုံးရက်လောက်ကလွတ်ဖူးတယ်ငါအဲ့လိုပဲဇီးထဲမှာငါးရန်သွားပြီးတော့တကကိုတော့မသွားပါဘူးနော်တခါကြီးတွေသွားခိုင်းတော့ပဲဒီငါးရန်မှာရောင်းဆိုင်မှာတင်ပြီးတာရောင်းကျိုးပြီးတော့မမှန်နဲ့ပေါ့အဲ့ဒီမှာဒီနေ့ဝယ်လာတဲ့သူတွေကိုရောင်းမှုထားတဲ့အိမ်တော်လေးတွေ၊ကံလေးတွေတည်းမှာရှိတဲ့ငရက်နေဒီခုလေးပေါ့လေအများကြီးပါပဲအဲ့ဒီမှာငါးတွေဝယ်လာခဲ့ရတဲ့လောက်တော့ဝယ်လာခဲ့ပေါ့ရတဲ့လောက်တော့ဒီလုံးဝယ်တော့လည်းပယ်တတ်နိုင်ပါတော့နော်အဲ့ဒါအကောင်တော်များများလေးအဲ့ဒါဝယ်ခိုင်းလိုက်ပြီးတော့မှအဲ့ဒါ0မြတ်စေကိနာကကံမှာသွားလွတ်တာပေါ့လေအဲ့ဒါမှန်ကတော့ငါးရီမြင့်တွေလွတ်တဲ့ဆယ်ညံမှာလဲတပ်ဖို့သေးချာနေတဲ့ငါးရီတပ်ဖို့သေးချာနေတဲ့ညက်တွေကိုဒီလိုဘေးမြတ်ပေးပြီးလျှော့မှတကယ်ဘေးမြတ်လို့ရောက်တာနော်ဒါလေးလည်းသတိပြုလို့တယ်အင်မတန်ပိန်မွေ့ပါတယ်လုံးဝကိုလွတ်ဖို့အရင်ဆုံးဖမ်းတယ်လို့ဖြစ်နေတယ်ဒါကြောင့်ပြန်ဆိုလိုက်ပါခုနကပါတဲ့တော့အသက်တည်ရေးဆောင်လျှောက်ပြီးသိအေးနိဗ္ဗာန်မွေသုံးငါးဆိုလိုက်အဲ့တော့ပြုပါတဲ့ကိုသက်ချင်းကြောင့်ခံစားရမယ်အကျိုးရင်းနဲ့အကျိုးကျင်းကိုနှလုံးသွင်းဆင်ခြင်ခြင်းအဖြစ်နဲ့ပြုပါတဲ့ကိုမသက်ဖြင့်ရှောင်ကျဉ်းကြရမယ်ကိုမသိခြင်းလို့သူလည်းသိခြင်းမှာမဟုတ်ဘူးဆိုတော့ကရုဏာစိတ်ကိုခြင်းသာတရားလေးမွေးမြူပြီးတော့လေသူတစ်ပါးသက်ကိုရှောင်ကျဉ်းနိုင်အောင်ကြိုးစားကြရမယ်ဖြစ်နိုင်မယ်ဆိုရင်တော့ဝိပဿနာလုပ်အားထုတ်လို့သောတာပတ္တိမဲ့အနည်းဆုံးရတဲ့အထိကြိုးစားပြီးတော့သူ့တဲ့တတ်ခြင်းနဲ့ကိလေသာတွေကိုအမြင့်ပြတ်ပယ်တတ်နိုင်အောင်လေကြိုးစားကြရမယ်အဲ့ဒါနဲ့တည်းမပြီးသေးဘဲနဲ့ဒုက္ခတတ်ဖို့ဆိုတဲ့ရည်ရွယ်ချက်နှင်းသေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒုက္ခလည်းနဲ့တည်းလေဆောင်မထားပဲချထားရမယ်သူများတဲ့တရားမှာရှိတဲ့စိတ်ကိုလေငြိရမယ်သူတစ်ပါးရဲ့ဆင်းရဲဒုက္ခကိုဖယ်ရှားပေးခြင်းနဲ့စိတ်မှန်တဲ့ကရုဏာတရားလေငြိရမယ်အသက်ရှိတဲ့တရားရဲ့အသက်ကိုမသိအောင်ကာကွယ်စောင့်ရှောက်ကူညီကယ်တင်ပေးခြင်းနဲ့အစဉ်မြဲတဲ့ကရုဏာစိတ်ကိုလည်းပဲငြိရမယ်စိတ်ငြိရတဲ့မပြီးဘူးကိုတိလက်ရောက်နှုတ်တိပဇံရောက်လည်းပဲကူညီကယ်တင်ရမယ်ကိုရှိခဲ့တာဆိုရင်ရှိတာပေါ့နော်ဥပမာလက်ကျဆိုလက်ထက်ကတော့ဘာလို့ဆိုလို့ရှိရင်တချို့ဘုန်းကြီးတွေကိုဖန်ထားပြီးတော့တတ်မယ်ဆိုရင်တချို့ဆရာတော်ကြီးတွေကအဲ့ဒီဆရာတော်ကြီးကိုဘေးမဲ့တောင်းဘေးမဲ့အလှူခံတာမျိုးတွေမရှိဘူးလားရှိတယ်နော်တတ်ခံမှုတေချာနေတဲ့လူကိုမသိအောင်ကာကွယ်ဆောင်ရှောက်တာဒါအင်မတန်အစင်းညင်းတဲ့ဘာနာတိပါဒဝိရတိဒီလာဖြစ်ပါတယ်ဒီတော့ဂရုဓမ္မအခါတော်နည်းနဲ့သက်ဆိုင်တဲ့ဂရုဓမ္မဇတ်တော်ထဲမှာပါတဲ့ဟိုကုရုမင်းကြီးတို့ဒီတိုင်းအမှတ်တို့ဘာနာတိပါဒကိုအကျိုးမဲ့ဖြူစင်အောင်စောင့်ထိန်မှုလေးတွေရောမှတ်မိရလားအဲ့ဒါရှင်းပြတော်ကောင်းကြီးစောင့်ထိန်မှုကိုနမူနာယူပြီးတော့စောင့်ထိန်ရမှာကုရုမင်းကြီးကတစ်နှစ်တော့ညပြည့်မင်္ဂလာကျင်းပတယ်လက်ခတ်ပွဲသဘင်မှာညရီပြည့်တဲ့ညပြည့်ပွဲလဲပါတာကိုအဲ့တော့အရက်၄နှစ်လောက်ကိုညား၄စင်ပြည့်လိုက်တယ်ညား၃စင်ကတော့ညီကြီးပေါ်မှာကျတော့တယ်ညား၄စင်ကတော့ရေထဲကျသွားတယ်အဲ့ဒီမှာကုရုမင်းကြီးကသံသယချက်သွားတယ်ဩ ဟိုည30ကတော့ကြာတဲ့နေရာထင်ရှားရှိလို့တော်တော်လေးမသိဘူးဆိုတာသိရေထဲကြာတော့ငါကြတော့ဘယ်နေရာကြာတော့မှမသိဘူးရေထဲမှာငါးလေးတွေပစုံလေးတွေလက်ကလေးတွေရှိမှာပဲငါပစုံလက်ကလေးတွေတကောင်ကောင်ရဲ့ကိုပေါ်များတိငါတိလိုက်တဲ့ညကြာသွားလိမ့်မလားတကယ်လို့ညမြားကတရားတကောင်ကောင်ငါးတကောင်ကောင်ရဲ့အပေါ်ကိုကျန်သွားတယ်ဆိုရင်တော့ငါးလေးပြေတော့မှာပဲပစုံလေးပြေတော့မှာပဲလက်ကလေးပြေတော့မှာပဲဆိုပြီးတော့ပါဏတိမာတာတိတ်ခါဖို့ကျိုးများကျိုးလေသလားလို့သူ့မှာတန်တဲ့ဖြစ်တယ်လေတကယ်တော့ပါဏတိပါဒထိုက်သလားမထိုက်ဘူးသိစေခြင်းနဲ့စိတ်မှမရှိပဲနော်ပါဏတိပါဒထိုက်တယ်ဆိုတာတရားလည်းထင်ရှားရှိရမယ်တရားလို့လည်းအမှတ်တင်ညာရှိရမယ်သိစေခြင်းနဲ့စိတ်လည်းရှိရမယ်သိအောင်လုံလောက်ကြည့်မှုလည်းရှိရမယ်ကိုယ့်ရဲ့လုံလောက်ကြောင့်သိလည်းသိသွားရမယ်အင်္ဂါ၅ချက်နဲ့ကန့်ညီမှာပါဏတိပါဒထိုက်ပါတယ်နော်ဒီ၅ချက်နဲ့ပတ်သက်တယ်လည်းကြည်ချိတ်ပြီးတော့နှလုံးသွင်းလိုက်ပေါ့လေအဲ့တော့ကုရုမင်းကြီးဒီဟာလေးတောင်မှပါဏတိပါဒညာသိနေသလားလို့ဒါလေးတစ်ခုပဲတန်ရရှိချက်ရှိတယ်ဆိုမှတော့တခြားတက်ရှိတဲ့ဘာတွေကိုသေသေးတို့နဲ့စိတ်နဲ့တတ်ပါမလားမတတ်ဘူးဆိုတာမှန်ဆလို့သိနိုင်တယ်အဲ့ဒီလူမျိုးကိုကိုယ်ကစောင့်ထိန်ရမှာနော်ကိုမြေတိုင်းမှလည်းဒီတိုင်းပဲလေမြေတိုင်းဘက်ကလယ်သမားတယောက်ရဲ့လယ်ကိုတိုင်းပေးတယ်ကျူးစာနှစ်စတစ်စစီကိုလန်တန်တစ်ချောင်းကြီးနဲ့ချီထားတယ်ပေါ့လန်တန်တစ်ချောင်းကိုလယ်သမားလယ်ပိုင်းရှင်ကကိုင်းတယ်လန်တန်တစ်ချောင်းကိုမြေတိုင်းဘက်ကကိုင်းတယ်တနေ့တော့မြေတိုင်းပဲတိုင်းရင်နဲ့မြေတိုင်းမှာကင်ထားတဲ့လန်တန်ကပစွန်တွင်းတွင်းရဲ့အလေကောင်တဲ့တဲ့ကိုထိုးဆိုင်ရမယ့်နေရာဖြစ်နေတယ်အဲ့တော့မြေတိုင်းမှာကစဉ်းစားတယ်ငါတွင်းနဲ့ဆိုင်လိုက်လို့ဒီထဲမှာအကောင်တစ်ပံကပစွန်လေးပါလိမ့်ရှိနေလို့ရှိရင်တော့သေးသွားမှာပဲမဆိုင်ဖဲနေကောင်းပဲ။ဟိုမဆိုင်ဖဲနဲ့ဟိုဘက်ဒီဘက်ဆိုင်လိုက်ကြတော့လေဟိုဘက်ဆိုင်လိုက်လို့ရှိရင်လေဒါရှင်ဘရင်မြေပါသွားအောင်ပဲဒီဘက်ဆိုင်လိုက်လို့ရှိရင်လေလေပိုင်းရှင်မြေပါသွားအောင်ပဲသူတို့မြေငါကြားတဲ့နေခိုးပေးတယ်လို့ဖြစ်သွားလိမ့်မယ်မဖြစ်သေးပါဘူးလေ။တိတိကျကျမှန်မှန်ကန်ကန်ညံ့ညံ့ဆန်းဆန်းလောက်တာပဲကောင်းပါလေဆိုပြီးတော့အဲ့ဒါကဲအကောင်ဒီတွင်းနဲ့အကောင်မရှိလို့ထင်ပါလေအကောင်ရှိလို့ရှိရင်တော့အော်မှာပေါ့မြင်ရမှာပေါ့ဆိုပြီးတော့ဟိုပစွန်တွင်းဆိုမှတော့ငုံကြည့်လည်းပဲမှောင်နေတော့မြင်ရပါမလားအဲ့မမြင်ရတာတော့မရှိလို့ဖြစ်မှာပေါ့ဆိုပြီးတော့သူကလည်းအတိအကျသမားဆိုတော့အဲ့ဒါပစွန်တွင်းနဲ့မှာပဲလန်တန်ကိုစိုက်ချလိုက်လန်တန်လည်းစိုက်တယ်လို့ထဲထဲကပစွန်ဟောခရီးဆိုပြီးအော်တဲ့တန်လေးကြားလိုက်ရတယ်နော်အဲ့ဒီကျတော့မဟာတော့ပါပြီထဲထဲမှာပစွန်တစ်ကောင်ရှိနေတယ်ပစွန်တစ်ကောင်ရဲ့ကြောဘုံကိုထိုးမိသွားတယ်ထင်တယ်ပစွန်တော့သေးလောက်ပါပြီငါတော့ပါဏာတိပါဒထိုက်ပြီးထင်ပါရဲ့ဆိုပြီးတော့တန်မြတ်ဖြစ်သွားပါလေတကယ်တော့ထိုက်လားမထိုက်ဘူးသူ့မှာပြည်သူတဲ့စေတနာရှိမှမရှိပဲပါဏာတိပါဒနဲ့ပတ်သက်လို့အပြစ်ပြောကြဆိုတော့သူ့မှာဒါလေးပဲရှိတယ်တဲ့ဘလို့ကြီးညိုကြကောင်းထားလေနော်ဒါကြောင့်ပါဏာတိပါဒသိက္ခာပုဂ္ဂိုလ်စောင့်ထိန်ရတဲ့နေရာမှာခုနကကုရုမင်းကြီးရဲ့ကုရုမင်းကြီးရဲ့ဏိဒိုင်းအမှတ်ရကိုလည်းစံနမူထာနာထားပြီးတော့ဖြည့်ကျင့်ကြရမယ်အကောင်းဆုံးအသေးစားဆုံးကတော့ဝိပဿနာလုပ်ကိုကျူးကျော်သသာအားထုတ်သောတာပတ္တိမဂ်ဖို့ကိုရပြီဆိုရင်တော့သူ့အသက်ကိုတတ်ကြောင်းစေရနာသူ့အသက်ကိုတတ်စီတတ်တဲ့တဏှာဒေါသအဆက်ရှိတဲ့ကိလေသာတွေကိုပယ်သတ်ပြီးသွားပါပြီအဲဒီလိုပယ်သတ်ပြီးဆိုရင်တော့သူ့အသက်တတ်ဖြစ်မလားမတတ်ဖြစ်မလားတွေးကြမလို့ဘူးစိတ်နှလုံးဒုံးလုံးချံငါကြည့်တဲ့ဘယ်တော့မှသူတစ်ပါးအသက်တတ်ဖြစ်မှာမဟုတ်တော့ဘူးဆိုတော့ပို့ပြီးတော့ဝမ်းမြောက်เสียမကောင်းမိဘူးလားကောင်းပါလေဒါကြောင့်သောတာပန်အနည်းဆုံးသောတာပန်ဖြစ်တဲ့ထိအောင်ဝိပဿနာလုပ်ကိုကျူစာအားထုတ်မှသာလျှင်ပါဏတိပါဒသိက္ခာပုဂ္ဂိုလ်အစဉ်အမြဲရှောင်ကျဉ်ရာရောက်တယ်ဒါတိသဘောပေါက်ရမယ်နော်နောက်ပြီးတော့ခုနပြောတဲ့အတိုင်းမတက်ရုံနဲ့မပြီးဘူးမတည်အောင်လဲဆန့်ကျင်ရမယ်မတည်အောင်လဲကဲတင်ရမယ်တဲ့အချက်လေးလဲဆွေးမြောက်မှတ်ထားပြီးတော့ဒီကနေ့တရားနာပိဋကများအားလုံး၅ပါးတရားအခါတော်နေ့မှာနာကြားလိုက်ရတဲ့ကရုဏာလက်ဆိုတဲ့တရားကိုနာကြားပြီးတော့သူတစ်ပါးရဲ့အသက်ကိုကရုဏာစိတ်ကြီးကြီးမားမားလက်ခံထားပြီးတော့ကရုဏာလက်ပိုင်ရှင်များအဖြစ်နဲ့ရှောင်ကျဉ်နိုင်တဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်တွေဖြစ်ကြပါစေဖြစ်ကြတဲ့အတိုင်းလေးပဲဝိပဿနာဉာဏ်ကြီးဆင်းဆင်းတက်မဉ္ဇဉ်ဘုံဉာဏ်ကြီးဆင်းဆင်းတက်ပြီးတော့နိဗ္ဗာန်ချမ်းသာကိုဒီဘဝဒီခန္ဓာနောက်ဆုံးဖြစ်တဲ့မျက်မှောက်ပြုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ဥစဉ်တို့ရဲ့ကရုဏာလက်တရားတော်ကိုဒီမှာပဲမိဘုံချုပ်ပါတော့မယ်အားလုံးပဲလက်ဥချထားကြပါအရေးကြီးဆုံးစကားတစ်ခုနဲ့တရားဤကုံချုပ်ပါမယ်အပမဒိနာသံပါတိထာအပမဒိနာမမိမလဲယောမဘောမဆပြင်းညာထက်တန်မှန်ကန်သောတတိတရားရှင်သံပါတိထသီလသမာဓိပညာဥစ္စသောသိက္ခာသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းဒီကနေ့တော်သင်္ဍာကြီးနေ့မှာရည်သက်ချပြန်တဲ့ကုသိုလ်ကောင်းမှုရှင်များကတော့ဓမ္မပူဇာအလှူရှင်များကတော့ဒေါငွေစင်မိသားစုနတ်စင်လန်ကတန်ဃာတော်နဲ့ဥပုသ္တရီအတွက်မုန့်နှစ်ပန်းနဲ့အလှူငွေ2000ကျပ် မတင်တင်ဝေမခင်စုကြည်မန္တနဝေမိသားစုကြောင်းကုန်း2000ကျပ်ဥမ္မောင်ရွှေတော်အင်းမြင့်မိသားစုမင်းလန်း2000ကျပ်ကိုစိုးမြင့်မထီထင်းမြင့်နေအောင်ကြည်ဗီဒီယို2000ကျပ်ကိုမောင်ဆန်မိုက်ဇီမွန်ဘာရနာမယဒီမှာနာမည်တူကြောင်းနေတယ်နော်မိုက်ဇီမွန်အေးမိသားစုကလက်ရင်ကကျပ်2000ဒေါ်တင်တာကူရဲ့သူသမီးမတ်တီရာထူးလွင်ဇီယာလန်လေးစားရတော့မပြောတော့ပါဘူးလीမတ်တီရာထူးလွင်မိသားစု2000ကျပ်ဘုရားရည်တာပရဟိတဂိဟာကျူဆောင်ဖွဲ2000ကျပ်စိန်ကုန်းအမကဆီယမကြီးနဲ့ဆီယဆမများ2000ကျပ်အောင်ဆိုင်ယောဂီကုသရှင်များ2000ကျပ်ကိုတန်မညွန့်ကြီး2000ကျပ်ဒေါ်တန်းရင်900ကျပ်ဒေါ်စန်းညူ900ကျပ်ဥတည်ရာရည်စုပြီးတော့ဒေါ်ခင်ကျွေးမိသားစု1000ကျပ်သူအောင်မြင်ဒေါ်ခင်တန်းကြီးမိသားစု1000ကျပ်မိဘများရည်စုပြီးတော့မမီမီ1000ကျပ်မိဘများရည်စုပြီးတော့ဒေါ်သောနာစာရီ1000ကျပ်ဒေါ်ထွေးစိန်မိသားစု1000ကျပ်ဦးစိုးတီဒေါ်တင်မြင့်2000ကျပ်ဦးပြေသိန်ဒေါ်စန်းကြီး1000ကျပ်မဝင်းကျင်1000ကျပ်မမြင့်ဖော်1100ကျပ်ဒေါ်ခင်ဝင်းကြီး1000ကျပ်မိဘနှစ်ပါးမှူးထားပြီးတော့ဦးကူကူဒေါ်ဝါဝါခိုင်1000ကျပ်ဦးနေလင်း1000ကျပ်ဒေါ်နန္ဒထီရိယာရည်စုပြီးတော့ဦးမြသိန်ဒေါ်နလဝေက3000ကျပ်တခြားတခြားအလူရှင်များထူးခြားတဲ့ဓမ္မပူဇာတွေနဲ့စုပေါင်းလိုက်မယ်ဆိုရင်ဓမ္မပူဇာလူငွေ73,380ဖြစ်ပါတယ်အဲ့တော့ဘောဓနာဆောင်အတွက်ဆန္ဒကြောင်းဆောင်ပေါ့နော်ဘောဓနာဆောင်အလူကကျပ်8,600ဖြစ်ပါတယ်ဝေယဝိသအလူကကျပ်8,000ဖြစ်ပါတယ်ဒါကဘောဓနာဆောင်အလူရှင်များကတော့မိဘနှစ်ပါးရည်စုပြီးတော့ဒေါ်သောနာစာရီ3,000ကျပ်ဥဖိုလုံတော်ရည်ရည်စိန်1,000ကျပ်ဥစိန်ဝင်တော်ဝင်းကြီး1,000ကျပ်ဒေါ်ရွှေဦးမောင်လေးတော်ညွန့်တန်ရည်စုပြီးတော့ကိုနဝင်းမှ1,000ကျပ်ဦးထွန်းရတော်မြင့်ကြီး900ကျပ်ဦးမောင်ကြီးဒေါ်နှန်းရှင်900ကျပ်မမေချော900ကျပ်ဦးဝလုံတော်လုံးစိန်900ကျပ်နှစ်ယောက်လုံးကိုလုံတော့တာပဲနော်ကောင်းလိုက်တဲ့နာမည်ကလည်းဦးဝလုံဒေါ်လုံးစိန်900ကျပ်ဒေါ်အေးအေး900ကျပ်ဒေါ်ရှုတီ900ကျပ်ဒေါ်သန်းမီ900ကျပ်မျက်စုဝေမဟာဒရဏဂုံအဖွဲ့ကြိုက်တော်က6,000ကျပ်ဥတင်ငွေဒေါ်ရှုလိုင်းကျပ်တကယ်ရဲ့ကြီးတစ်ခုအတွက်ကျပ်3,000တခါဒေါ်ကျင်တီအားရည်စုပြီးတော့ဥတင်ဟုတ်ဒေါ်ငယ်မိသားစုကကျပ်3,000ဒေါ်ကျင်အောင်မိသားစုကကျပ်2,000ဆိုပြီးတော့ဘောဓနာဆောင်အတွက်လူတိုင်းရပါတယ်အဲ့တော့တရားနာမိတဲ့နယ်နှစ်ဖက်ကွမ်းကုသိုလ်ဖြစ်တာပေါ့ဥစဉ်တို့ကလည်းဥစဉ်တို့ကိုလူတယ်ဓမ္မပူဇာကျပ်36,380ကိုလည်းဘောဓနာဆောင်ဆောက်လုပ်ဖို့အတွက်ထပ်ဆင့်ပြီးတော့လူထမ်းလိုက်ပါတယ်ဒါဥစဉ်ရဲ့လူလည်းဖြစ်တရားနာမိတဲ့နယ်အားလုံးရဲ့လူလည်းဖြစ်သွားတာပေါ့နော်နှစ်ဖက်ကွမ်းကုသိုလ်ဖြစ်သွားတာပေါ့အဲ့ဒီကုသိုလ်တွေအားလုံးကိုရည်စဲချကြရအောင်ပါဣဒံမေပုညံဣဒံမေပုညံနိဗ္ဗာနတ္တာပစ္စယောဟောတုဘုရားသခင်တော်သူယနေ့ယခုကြည်လုံအားထုတ်ရသောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝိယာဝိသကုသိုလ်ဓမ္မတဝနာကုသိုလ်ဓမ္မဒေသနာကုသိုလ်အစရှိသောကုသိုလ်ကောင်းမှုအစစုသည်စိရဲ့ငြိမ်းရာနိဗ္ဗာန်ချမ်းသာ၏အလင်းအမြန်ရရန်ရကြောင်းအာကောင်းသောအထောက်ပံ့သည်ဖြစ်ပါစေတည်းဤကောင်းမှုတို့ဤအဖို့ဘာကကိုဤတော်တောင်ဤမြို့ရွာဤချောင်းတိုင်းဤပတ်ဝန်းကျင်၌ဤကြကုန်သောပုဂ္ဂိုလ်တ attva များနှင့်တကားဘဝနဲ့ထံပြန်လည်တော်မူပြီးဖြစ်တော်သီသူတော်ရှင်ဓမ္မဒူတာဆရာတော်ဘုရားကြီးနဲ့တကွာ စိတ်ကြဝဠာအနန္တ၌ရှိကြကုန်သောလူနဲ့ဇမသတ္တဝါအားလုံးတို့အားအမြဲဝေပါကုန်၏အမြဲရ၍သတ္တဝါအားလုံးကိုယ်စိတ်နှစ်ချောင်းကျန်းမာချမ်းသာ၍လူရဆန္ဒပြေဝကြပါစေအမြဲဝေလိုက်တရားသိမေတ္တာကိုဆူကြရအောင်အားလုံးရပြီးသားဖြစ်မှာပါနော်ရှင်သာမီးရဲ့ဆင်းနေတာကဲဆူကြစို့သုံးကောင်းအရဲ့ဆင်းမြင်နာနိုင်ရှိကြသောဆယ်လူတ္တဝါအလုံးတို့သည်ဝိယံယောဂကင်းစင်กว่า၍ကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေတရားနာပိဋကများအားလုံးကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာ၍လူရဆန္ဒပြီးပါကြပါစေ။အခုတရားပြီးလို့ချင်းဘောဘာယိတာခရီးဆက်ရအောင်